කරුණයි සම්සන. ธัมมังปารุคังกัตวาอัปปมาทีนะธัมมาทิฏฐาသမတပင်၌ဟောကြားတော်မူအပ်သောလူဘဝလူတံဘူတရားဒေသနာတော်လူဘဝရဖို့လွယ်သလိုလူတံဘူကိုနားလည်ဖို့လည်းအလွယ်ဘူးလူဘဝလူတံဘူဟာစိတ်တံဘူရှိပါတယ်ဒီလူတံဘူရှိတဲ့လူဘဝလေးကိုရရှိထားတဲ့တရားနာပြည့်တဲ့သူတော်ကောင်းအပေါင်းတို့တွေဟာတန်ဖိုးရှိတဲ့လူဘဝလေးကိုတန်ဖိုးရှိရှိနဲ့နေထိုင်တတ်ဖို့အချင်းတွေကိုအကျိုးရှိရှိနဲ့အဆုံးစားတတ်ဖို့တိတ်ရေးကြည့်ပါလေလူဘဝရရှိထားတဲ့ပုဂ္ဂိုလ်တွေဆိုတာကလမ်းစုံလမ်းကွာမှာရပ်တည်နေတဲ့ပုဂ္ဂိုလ်တွေနဲ့တိတ်တူကြတယ်ရွေးချယ်ခြင်းနဲ့လမ်းကိုရွေးချယ်နိုင်ခွင့်တွေကလူဘဝရရှိထားတဲ့ပုဂ္ဂိုလ်တွေမှာရရှိနေကြတယ်ကောင်းတဲ့လမ်းကိုရွေးချယ်ခြင်းနဲ့ဆိုရင်လည်းကောင်းတဲ့လမ်းကိုရွေးချယ်ခွင့်ကရှိနေတယ်လို့ပဲဆိုးတဲ့လမ်းကိုရှောက်ချင်တဲ့ပုဂ္ဂိုလ်တွေအတွက်လည်းဆိုးတဲ့လမ်းကိုရွေးချယ်ခွင့်ဆိုတာကရှိနေကြတယ်တန်တရာခီးကိုဆက်တင်တဲ့ပုဂ္ဂိုလ်များလည်းပဲတန်တရာခီးကိုဆက်ရှင်တဲ့သန္တာအတိုင်းပဲ မိမိတို့ရွေးချယ်လိုတဲ့လမ်းကိုရွေးချယ်ခွင့်ရှိနေတယ်လို့ပဲ။တန်တရားကြီးကိုချုပ်ဆုံးသွားအောင်အဆုံးသတ်သွားအောင်ပြုကျင်တဲ့ပုဂ္ဂိုလ်ဒီအတွက်လည်းပဲရွေးချယ်ခွင့်ဆိုတာကရှိနေကြတယ်။နေကြတဲ့ဘဝကိုရရှိအောင်ရွေးချယ်ခြင်းနဲ့ဆိုရင်လည်းပဲရွေးချယ်ခွင့်ရှိနေတယ်လို့ပဲ။မြင်မာတဲ့ဘဝတွေကိုရရှိခြင်းနဲ့ဆိုရင်လည်းရွေးချယ်ခွင့်ကမိမိတို့မှာမရှိနေကြဘူးလားရှိနေကြတယ်အဲဒီလိုနေကြတယ်ဆိုတဲ့ရလက်မြင်မာတယ်ဆိုတဲ့ရလက်ဆိုတာကဘယ်သူတွေကသိလို့ရတယ်လဲလို့ပြောရင်ဘယ်သူမှသိလို့မရဘူးလမ်းစုံလမ်းကွာမှာရပ်တည်နေတဲ့ပုဂ္ဂိုလ်တယောက်ဟာမိမိရွေးချယ်ပြီးသွားလို့တဲ့လမ်းကိုသွားရတယ်လို့ပဲမိမိတို့ကိုယ်တိုင်ကနေကြတဲ့ဘဝကိုရောက်အောင်လည်းပဲရွေးချယ်ခွင့်ရှိကြတယ်။မြင့်မြတ်တဲ့ဘဝမြင့်မားတဲ့ဘဝကိုရှောင်လန်းစေတယ်ဆိုရင်လည်းမိမိတို့မှာရွေးချယ်ခွင့်ဆိုတာကသင်္ဆာမရှိနေဘူးလား။ဟုတ်ပြီ။ပါရမီကပြည့်ညီနေလို့ဒီဘဝကိုအဆုံးသတ်သွားအောင်လုပ်တင်တယ်ဆိုရင်လည်းပဲအဆုံးသတ်နိုင်တဲ့နိလန်ကောင်းတွေကိုသင်္ဆာပေါ်ပြပေးနေတဲ့မြတ်စွာဘုရားရှင်ရဲ့သာသနာတော်ကြီးကထွန်းလင်းနေတဲ့အတွက်ချုပ်သုံးအောင်လုပ်ခြင်းလည်းပဲမိမိတို့အနေနဲ့ရွေးချယ်ခွင့်ဆိုတာကရှိနေတယ်။တကယ်လို့ဒီဘုရားမှာမိမိတို့ကချုပ်သုံးသွားအောင်အဆုံးသတ်သွားအောင်မလုပ်တင်သေးဘူး။လုပ်ဖို့ရန်အတွက်လည်းပဲအိန္ဒြေတွေကမရင်သက်ကြသေးဘူးဆိုရင်တန်တရားကြီးမှာပြည့်ပြည့်ချောမွေ့စွာနဲ့ဆောင်လန်းနိုင်ဖို့မိမိတို့အနေနဲ့調査ဖို့ကတော့လိုပါတယ်။အဲ့ဒါလို調査မယ်ဆိုလည်းပဲ調査ပိုင်ခွင့်ရေးချယ်ပိုင်ခွင့်ဆိုတဲ့လမ်းစုံလမ်းကွာမှာရပ်တည်နေကြတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ဒီလိုတန်ဖိုးရှိနေတဲ့ဘဝကလေးကိုရရှိထားတဲ့အချိန်လေးမှာလူဘဝလူတန်ဖိုးကိုနားလည်နိုင်ဖို့အတွက်ဒီနေ့ဒီတရားကိုဟောပေးမယ်လို့ရည်ရွယ်ထားတယ်ဦးဇင်းတို့မြတ်စွာဘုရားကိုကြည်လိုက်မယ်ဆိုရင်ဘုရားမဖြစ်ခင်မှာတိတ္တတမင်းသားဘဝနဲ့လူသားတူဖြစ်တဲ့လောကကြီးထဲမှာနေထိုင်ခဲ့တာပါ။ကျိန်ဘက်မရှိတဲ့မင်းစည်းစိမ်ချမ်းသာတွေကိုခံစားပြီးတဲ့နောက်မှာဒီလောကစည်းစိမ်ချမ်းသာတွေဟာအနှစ်သာရမရှိဘူး။ချမ်းသာခြင်းဆိုတာကအနည်းငယ်နှတာရှိပြီးတော့ဆင်းရဲခြင်းဆိုတာကများမြောင်နေတယ်ဒုက္ခဆိုတာကနည်းနည်းလေးရှိပြီးဒုက္ခဆိုတာကများမြောင်လာတယ်ဒီလိုသဘောပေါက်ပါတယ်တာယာဘွယ်ဒီနောက်ကိုလိုက်ပြီးစာပြီးတဲ့နောက်မှာတာယာဘွယ်ဒီနောက်မှာအပြစ်ဆိုတဲ့အာဒီနဝတွေကသင်္ချာရှိနေတာကိုလည်းမြင်ခဲ့တယ်ဒီအာဒီနဝလို့ခေါ်တဲ့အပြစ်တွေကိုမြင်ပြီးတဲ့နောက်မှာဒီအပြစ်တွေကနေပြီးတော့လွတ်မြောက်ရာကိုလိုချင်တဲ့စိတ်ဆန္ဒတတ်တွေကအလွတ်အလွန်ကိုတားဆီးလို့မရနိုင်တော့အောင်ကိုပြင်းပြလာတဲ့အတွက်ကြောင့်မူနောက်ဆုံးနိဒရဏလို့ခေါ်တဲ့လွတ်မြောက်ရာလမ်းကိုရှာခဲ့တာပဲဖြစ်ပါရဲ့နော်အဲ့ဒီတော့လူသားတူအနေနဲ့ဘဝကိုရည်တည်ပြီးတော့လူသားတူအနေနဲ့ပဲလူဘဝကိုတန်ဖိုးရှိရှိနဲ့အသုံးပြုသွားတဲ့ပုဂ္ဂိုလ်ကိုပြမယ်ဆိုရင်ဦးဇင်းတို့မြတ်စွာဘုရားရှင်ပဲမဟုတ်ဘူးလားမှန်ပါဗျာလူဘဝလူတန်ဖိုးကိုအတိနိုင်ဆုံးသောပုဂ္ဂိုလ်ကိုပြမယ်ဆိုရင်ဦးဇင်းတို့မြတ်စွာဘုရားလောက်လူဘဝလူတန်ဖိုးကိုသိတဲ့ပုဂ္ဂိုလ်လောကမှာရှိလားမရှိဘူးဒီနေ့တရားနာပိဋကတ်တွေအနေနဲ့လည်းပဲမိမိတို့ရရှိထားတဲ့ဇာကေလာတဲ့လူဘဝလေးကိုလူတန်ဖိုးကိုတိပြီးတော့တန်ဖိုးရှိရှိနဲ့အသုံးချစေလိုတဲ့သန္တာတ္တဒီသန္တာတ္တကိုဥမှုပြီးတော့ဒီတရားလေးကိုဟောပြမှာဖြစ်တယ်နော်အဲဒီတော့လူဘဝလူတန်ဖိုးကိုအတိဆုံးပုဂ္ဂိုလ်ဖြစ်တဲ့လူဘဝလူတန်ဖိုးကိုအတိနိုင်ဆုံးပုဂ္ဂိုလ်ဖြစ်တဲ့အပြင်ကိုဦးဇင်းတို့တရေကိုလည်းလူဘဝလူတန်ဖိုးကိုသိရှိပြီးလက်တွေ့ကျင့်နိုင်အောင်လို့တ တရားဓမ္မဒီကိုဟောကြားသွားတဲ့မြတ်စွာဘုရားရှင်ကိုတရားတော်ကိုမဟောကြားမိမှာတရားဟောတရားနာလို့ခေါ်ဆိုအပ်တဲ့ဥစဉ်တို့တွေဟာလက်စင်ကြားထိတ်မှမိုးပြီးတော့ရေရိုးတည်တည်နဲ့ရှ िख ိုးကြောလိုက်ကြသူဘုဒ္ဓဘောဓာယတိတိတိတံတော်ယောဓမ္မသာယသာဓမ္မသာယတံတော်ဓမ္မံဒိနောဝါဒရဏာယသာနေဘုဒ္ဓောနိဗ္ဗာနသာယတံလောကသရဏနမိလောကသရဏောလောကသုံးပါးဤကိုသာယတသူဖြစ်တော်မူသောယောနာကိုဗုဒ္ဓနာဂမိရောယတိအစိန်တေယသုသာရှင်မြတ်စွာဘုရားသည်ဘုဒ္ဓသစ္စာလေးကိုရောတိုင်းထိုးထင်ပြည့်ညော်မူပြီးဖြစ်၍ဘောဓာယသာသစိုက်သာသူဘုဗ္ဗလူတို့ကိုတူထင်လင်းတိကြပါစေခြင်းကြုံးငါ၎င်းတန်တော်ကိုရောကပင်ရင်စေတော်မူပြီးဖြစ်၍ဓမ္မထာယသာသထိုက်သာသူဘုဗ္ဗလူတို့ကိုတူမယ်ရင်ယင်စေကြစေခြင်းငါ၎င်းတန်တော်ကိုရောကပင်ကိလေသာဟုပုခတ်သိငြိမ်းတော်မူပြီးဖြစ်၍ဓမ္မထာယသာသထိုက်သာသူဘုဗ္ဗလူတို့ကိုတူမယ်ရင်ကိလေသာကိုငြိမ်းကြပါစေခြင်းငါ၎င်းဒိဏောဝါသမယာနဝံကရတံကိုကုတံထုတ်ဆောင်ကိုရောတန်ရောက်ပြီးဖြစ်၍သာလျှင်တရဏာယသာကိုရောသတ္တုသတ္တိုင်သူတို့နေကုသာဝံမာဝေကံတို့ကုတံထုတ်ဆောင်ရောက်ကြပါစေခြင်းတူငါ၎င်းနေဘူးတော်ကိလေသာပြိဋိဘံဝင်ဆံယုတ်သိကိုရောတိုင်းအင်းငိမ့်တော်မူပြီးဖြစ်၍နိဗ္ဗာန်တရားသာကိုရောသတ္တဝိနေလူတို့ဘုကသိငြိမ်းကြပါစေခြင်းကြောင့်၎င်းဓမ္မနိသင်လေးနဲ့ဓမ္မစကုဒိဗေဒီကရုဏာရှိသာမေတ္တာအားဖြင့်ဟောကြားတော်မူခဲ့ပါ၏လောကသရဏလောကသုံးပါးဤကိုစားရာတစုဖြစ်တော်မူသောတဏ္ဍာကံဗုဒ္ဓနာဂမိရောယတိအစိန်တေယသုသာသူမြတ်စွာဘုရားကိုနမေနမာမိကာယဝစီမနောစီလျက်သုံးလီစေတနာသုံးပြာဒွာရပနာမဖြင့်တရားယုတ်ချုမှန်ဆွေချူလျက်ရှ िख ူးညွတ်ပါဤမြတ်စွာဘုရားမြတ်စွာဘုရားေဝမေတုတံဟိကံတမယံဘဂဝါတာဝတိယံဝိဟရတိဝေတဝန္နိယနာသပိဏိကတအာရမေမေဖျာတိရောအာနန္ဒာတိဣဒံတုတံဤတရားစေတနာတော်ကိုေဝောဤတုတုတံနာဂံမသာတောင်းထားလည်းရပါသည်ရှင်သူမြတ်တို့ဖျာ
ဒီစကားကတဏ္ဍာယနာတေမတိမြတ်တို့ကိုအရှင်အနန္ဒာမတိမြတ်ကလည်းလျှောက်ထားနေတဲ့စကားပဲဖြစ်တယ်
။ဧကံတမယံတဘာသောခာ၌ဘဂဝါဘုံတော်၆ဆောင်တကူကုန်နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားသည်။သာဝတိယံသာဝတိကြည်၌အနာထာပိဋိကတာအနာတဘိန်တိကြည်သည်ဆောက်လုပ်လူဒံအပ်သောအာရမေနှလုံးမွေလျော်ရာဖြစ်သောဝေတာဝနေဇေတဝန်တောင်းတော်၌ဝိဟရတိသရင်တုံသန္နေတော်မူသည်ဖြစ်ပေ၏
ဒီဒေသနာတော်ဖြစ်ပေါ်တဲ့နေရာကိုပြောမည်ဆိုရင်သဗ္ဗတိသည်အနာတပင်တထေကြီးဆောက်လုလူဒန်းတဲ့နှလုံးမွေလျော်ရာဖြစ်တဲ့ဇေတဝန်တောင်းတိုင်တော်ကြီးမှာမြတ်စွာဘုရားရှင်သရင်တုံသန္နေတော်မူတဲ့ခိုက်ပင်ဖြစ်တယ်ဒီဧဝမေတုတံကနေပြီးတော့စလိုက်တဲ့ဒီစကားတော်လေးမှာအိဗယ်လေးနဲ့မှုတွေရှိနေတယ်လို့တံဝီကရောက်ွယ်တွေကလည်းရှိနေကြတယ် ဧဝံမေတုတံလို့ဒီစကားကိုလျှောက်ထားတဲ့ပုဂ္ဂိုလ်ကိုကြည့်လိုက်ရင်ယန္တာအရှင်သူမြတ်ကြီးဖြစ်တဲ့အရှင်အာနန္ဒာမထေရမြတ်ပဲဖြစ်ပါလေ။ဧဝံမေတုတံတဲ့ဘုရားတပည့်တော်အရှင်အာနန္ဒာဟာဒီစကားကိုမြတ်စွာဘုရားရှင်တော်ထံကနေကြားခွင့်နားခွင့်ရခဲ့ပါတယ်လို့ဒီလိုပြောတာပါ။ဒါမိမိရဲ့တရားမဟုတ်ပါဘူး။မိမိကိုယ်တိုင်ဘုရားမကူဘဲနဲ့သိခဲ့တဲ့တရားမဟုတ်ဘူး။မြတ်စွာဘုရားရှင်ကတသိပြန်လည်ပြီးဟောကြားတဲ့အတွက်ကြောင့်သိခဲ့ရတဲ့တရားတော်ဖြစ်တယ်လို့ပြောနေတယ်စကားပါပဲ။တပည့်တော်မှာဆရာရှိပါတယ်တပည့်တော်ရဲ့ဆရာဟာမြတ်စွာဘုရားရှင်ဖြစ်ပါတယ်လို့ဒီလိုပြောနေတာပါအရှင်အနန္ဒာမထေရအနေနဲ့မြတ်စွာဘုရားရှင်ရဲ့အလုတ်ကျွေးအဖြစ်နဲ့ပြုစုလုတ်ကျွေးရတော်မယ်ဆိုတဲ့အခါမှာဒီလိုပြုစုလုတ်ကျွေးခြင်းကိုမတိုင်ခင်လေးမှာပေစု၄ပါးယူစု၄ပါးကိုတောင်းခဲ့ပါတယ်အဲ့ဒီထဲမှာအဓိကပြောချင်တာကတော့ယူစု၄ပါးတဲ့ကတပါးကိုပေါ့။ဒါလေဆိုရင်အရက်တပါးနဲ့ဟောခဲ့တဲ့တရားတော်တွေကိုမြတ်စွာဘုရားရှင်အနေနဲ့တပည့်တော်ကိုပြန်လည်ဟောကြားပေးပါလို့ဒီစုကိုအရှင်အနန္ဒာမထေရမြတ်ကလည်းမြတ်စွာဘုရားရှင်ရဲ့အလုတ်ကျွေးအဖြစ်နဲ့မပြုတ်ခင်လေးမှာကြိုတင်ပြီးတော့တောင်းခဲ့တဲ့စုပဲဖြစ်တယ်။ဒီနေ့ဦးသေးတို့သာသနာတော်ကြီးထွန်းလင်းတောက်ပပြီးကျန်ရစ်နေတယ်ဆိုတာကဒီစုနဲ့ဆက်ဆံနေတယ်ဒီစုကိုအကြောင်းပြုပြီးတော့မြတ်စွာဘုရားရှင်45ဝါးပတ်လုံးဟောကြားတော်မူခဲ့တဲ့တရားတော်တွေကိုဟောကြားခဲ့တဲ့အတိုင်းကိုရှင်နန္ဒာရဲ့ယူခဲ့တဲ့စုကိုဖြည့်ဆည်းသောအပြင်အမြဲတမ်းပြန်လည်ဟောကြားပေးခဲ့တဲ့အတွက်ကြောင့်ပရမသံဃာယန္တာတင်တဲ့အချိန်မှာရှင်နန္ဒာမထေရကနေပြီးတော့သံဃာယန္တာတင်မထေရတွေကိုလျှောက်ထားနေတဲ့စကားဖြစ်ပါတယ်နောက်ပြီးတော့ဧကံတမယံဆိုတဲ့စကားလေးကိုကြည့်လိုက်တယ်ဆိုရင်အခါတစ်ပါးမှာလို့ဒီလိုပြောတယ်တစ်ချိန်ကဥစဉ်တို့သဗ္ဗညုမြတ်စွာဘုရားရှင်တို့ဆိုတာကဝင်ထွန်းတော်မူခဲ့ပါလေလောကကြီးမှာနေမင်းမပွင့်ထွန်းခဲ့ဘူးဆိုရင်လောကကြီးဟာအမိုက်မောင်နဲ့အမိုက်မောင်ဖြစ်နေမှာဖြစ်တယ်လို့ပဲလာမင်းမပွင့်ထွန်းခဲ့ဘူးဆိုလို့ရှိရင်လည်းလောကကြီးဟာမောင်နေမှာဖြစ်တယ်ဥစဉ်တို့အခါတစ်ပါးမှာမြတ်စွာဘုရားရှင်ဟာဝင်ထုံးခဲ့တယ်။ဝင်ထုံးပြီးတော့တရားဓမ္မတွေကိုဟောကြားခဲ့ပါလေ။သတ္တဝါအနန္တအသင်္ချေနဲ့ကြည်ပြီးတော့ကျွတ်တန်းရအောင်တရားတော်တွေကိုဟောကြားပေးခဲ့တဲ့မြတ်စွာဘုရားရှင်။တစ်ချိန်လုံးကသင်္ချာဝင်ထုံးခဲ့တယ်ဆိုတာကိုလည်းဒီစကားကပြောနေတယ်လို့။ထိုကဲ့သို့အလုံးစုံသိတော်မူတဲ့သူ့ဘက်ပြန်ရင်ဘက်ကင်းတော်မူတဲ့မြတ်စွာဘုရားရှင်ဒီလည်းပဲခုချိန်မှာမရှိတော့ဘူး။သစ္စာပြရှင်လဲတည်ခြင်းသဘောရှိတဲ့တတ္တဝါတို့ရဲ့သဘာဝအတိုင်းပဲဒီဆုံးခြင်းဆိုတဲ့ပြိဋိဘံဆန်းခြင်းကိုခုတော့ပြုခဲ့ပြီပြုခဲ့တဲ့နှစ်ပေါင်း2500ကျော်ခဲ့ပြီဖြစ်တဲ့အတွက်တတ္တဝါတွေအားလုံးဟာဘုရင်တို့နဲ့တကွတရားနာပြည့်တတ်ဒီဟာဒီလမ်းကိုလက်ရမယ်လို့တံခွေကညာကိုညာမှာဖြစ်စီလို့တဲ့သန္တတ်ဘုရင်မှာရှိပါတယ်နော်နောက်တစ်ခုသဝတိယံဆိုတဲ့စကားဟာလေးပဲတံခွေကယူဖို့တိတ်ကောင်းပါလေ။ဘုရားတို့သဝတိကြီးဆိုတာကလုံတရာမှကြီးပြင်းနေတဲ့ခန္ဓာနေတဲ့ဒီကြီးပဲဖြစ်တယ်။ဒီသဝတိကြီးမှာအရိယာသူတော်ကောင်းတွေဟာမြောက်များစွာနေထိုင်ခဲ့ကြတယ်။တစ်ချိန်ကသဝတိကြီးအဖြစ်နဲ့ထင်းလင်းပြီးတော့နေခဲ့တယ်။ဒီသဝတိကြီးဆိုတဲ့အမှတ်တရအနေနဲ့ခုဆိုရင်တော့ဂုံမြေဂုံလေးတစ်ခုပဲတန်ရစ်ခဲ့ပါလေခုတော့ကြောက်တင်းမလားကြောက်ွယ်ခဲ့သူပေါ့တခါဇေတဝန်နေဆိုတဲ့စကားရလေးကိုကြည့်မယ်ဆိုရင်လည်းပဲဇေတဝန်ကျောင်းတိုက်တော်ကြီးဟာမြတ်စွာဘုရားရှင်ဝါတော်နေနဲ့ပြောမယ်ဆိုရင်အများဆုံးနေထိုင်တင်းသုံးခဲ့တဲ့နေရာပဲဖြစ်ပါလေဒီဇေတဝန်ကျောင်းတဲ့ကျော်ကြီးလည်းပဲသာဝတိနောက်ကိုပဲလိုက်ခဲ့ပြီပေါ့ခုတော့ဇေတဝန်ကျောင်းတဲ့ကျော်ကြီးလည်းသင်စားမရှိတော့ဘူးဂုံမြေလေးတစ်ခုဖြစ်နေတဲ့အမှတ်အသားဖြစ်နေတဲ့ကျန်ရစ်တော်လေတခါ အနာထဗိတိကတ္တအာရမေအနာတဘိတထေကြီးသောက်လို့လူတန်းတဲ့နှလုံးမွေတော်ရာဖြစ်တဲ့ကျောင်းတော်ကြီးဦးဇင်းတို့ဒီဇေတဝန်ကျောင်းတိုက်ကျော်ကြီးကိုလူတန်းခဲ့တဲ့ပုဂ္ဂိုလ်ကိုပြောမယ်ဆိုရင်အနာတဘိကျောင်းတကာကြီးပဲဖြစ်တယ်ဒီဇေတဝန်ကျောင်းတိုက်ကျော်ကြီးဖြစ်ပေါ်လာဖို့အတွက်ဥယင်ကြီးကိုရွှေတင်းကားကြီးအစ်ဖြင်းပြီးတော့ဝယ်ယူခဲ့ရတာပါဒီစေတဝန်ကျောင်းတဲ့တော်ကြီးရဲ့ဥယျာဉ်မြေကိုဝယ်ယူခဲ့ရတဲ့တံပိုးကိုကြည့်လိုက်တော့၁၈ကလေးရှိတယ်။ကျောင်းဆောက်တဲ့အခါမှာကျောင်းမြေကျောင်းတံပိုးဟာလည်း၁၈ကလေးရှိတယ်။ကျောင်းရေစက်ချတဲ့အခါမှာအလူဒါနပြုလိုက်တာကလည်း၁၈ကလေးရှိတော့အလုံးပေါင်းလိုက်တော့54ကလေးကုန်ကြခံပြီးတော့တည်ဆောက်ခဲ့တဲ့ဒီစေတဝန်ကျောင်းတဲ့တော်ကြီးကိုလူတန်းခဲ့တဲ့ပုဂ္ဂိုလ်ကြည့်မယ်ဆိုရင်အနာတပင်ကျောင်းတကာကြီးပဲ။ဒီနာတပင်ကျောင်းတကာကြီးဟာမြတ်စွာဘုရားရှိတော်မူရာဇေတဝန်ကျောင်းတိုက်တော်ကြီးကိုဒီနေ့မှာသုံးချိန်တိုင်တိုင်ကိုမပြတ်မလတ်ကိုမြတ်စွာဘုရားရှင်ကိုဖူးဖို့တရားတော်တွေကိုနာယူဖို့တန်ခါတော်တွေကိုစိတ်ကပ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့သာဝရကုသိုလ်ကိုပြုခဲ့တဲ့ပုဂ္ဂိုလ်ကြီးပါဘုရားတို့ဒီဇေတဝန်ကျောင်းတိုက်တော်ကြီးကိုအမိပြုပြီးတော့မြတ်စွာဘုရားရှင်ဟာဒီဇေတဝန်ကျောင်းတိုက်တော်ကြီးမှာ25ပါးတိုင်းတိုင်းအောင်ကိုသတင်းသုံးခဲ့တဲ့နေရာဖြစ်တယ်။တရားပွဲကြီးတွေကိုလည်းညံ့မြောင်သစွာကျင်းပဟောကြားတော်မူခဲ့တဲ့ကျောင်းတိုက်တော်ကြီးလည်းဖြစ်တယ်။တခါဒီကျောင်းတိုက်တော်ကြီးမှာနိဗ္ဗာန်ရောက်ချမ်းနိဗ္ဗာန်ရောက်ချမ်းတရားကောင်းတွေကိုဟောကြားပေးတော်မူခဲ့တဲ့အတွက်ဒီတောင်းကျောင်းတိုက်တော်ကြီးဟာနိဗ္ဗာန်စိတ်ကမ်းကြီးနဲ့မတူဘူးလား။တူတယ်။နိဗ္ဗာန်ကိုရောက်ရှိအောင်ပို့ဆောင်ပေးတဲ့စိတ်ကမ်းကြီးတစ်ဖွဲလည်းဖြစ်ခဲ့ပါတယ်။ဒီနာသပင်တစ်သေးကြီးလည်းမရှိတော့ဘူး။အလုံးနိစ္စသဘောနဲ့အလုံးကိုယ့်ရဲ့သဘာဝအတိုင်းပဲကွယ်လွန်ခဲ့ကြပြီ။ဒီနေ့တရားနာပြည့်တတ်တဲ့တကွတရားဟောနေတဲ့ပုဂ္ဂိုလ်လည်းပဲမြတ်စွာဘုရားရှင်တို့သွားတယ်လား။အနာသပင်တစ်သေးကြီးတို့သွားတယ်လား။သားရဲ့ရှိရှိသူတော်ကောင်းတွေသွားရတဲ့လမ်းကိုအလုံးပဲဒီနေ့ကြရင်သွားရမှာမဟုတ်ဘူးလားဟုတ်တယ်မိမိတို့အနေနဲ့အခုလိုအသက်ရှင်နေထိုင်နေကြတယ်ဆိုတာကမိမိတို့အနေနဲ့အခုလိုဘဝမှာအလုပ်တွေမြောက်များစွာလုပ်ကိုင်နေကြတယ်ဆိုတာကဝေးကျင်းနဲ့သေခြင်းဆိုတဲ့ကာလဇာတိမှာပဲမိမိတို့လုပ်ခွင့်ရကြတာပါအဲ့ဒီလိုလောက်ခွင့်ရတဲ့အချိန်လေးမှာမိမိတို့အနေနဲ့လူဘဝလူတန်ဖို့ကိုအများနည်းတူပဲအချိန်ကိုကုန်လင်ခွင့်ပေးကြမလားဒါကစဉ်းစားဖို့လိုတယ်။ဒီနေ့တို့ကောင်းတဲ့လူပဲဖြစ်ဖြစ်ဆိုးတဲ့လူပဲဖြစ်ဖြစ်ထူးတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်နေကြနေတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်အားလုံးကတော့ဒီခြင်းဆိုတဲ့တရားကိုအားလုံးရင်ဆိုင်ကြရမှာဖြစ်တယ်။ဒီနေ့တို့အားလုံးမလဲမသွေသွားရမယ်တည်ခြင်းဆိုတဲ့လမ်းကိုတည်ခြင်းဆိုတဲ့အရာကိုမြင်ဆိုင်ရခင်ကလေးမှာလူဘဝလူတန်ဖိုးကိုအကျိုးရှိရှိနဲ့အသုံးချတတ်ဖို့လိုပါတယ်နော်အကြောင်းကိုဒီဧဝံမေတုတန်ဆိုတဲ့စကားရပ်ကနေပြီးတော့မိမိတို့အနေနဲ့တံခါးကဉာဏ်ကလေးတွေယူတတ်ဖို့သိအရေးကြီးတယ်ကဲဟုတ်ပြီပြန်ပြီးဆိုကြစို့ဧကံတမေယံတပါတော်ခာ၌ဘဂဝါဘုံတော်သောက်ဆုံးတကူကုန်နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားသည်သာဝတိယံသာဝတိတိ၌အနာထပိဋိကတာအနာတဘိတတိကြီးသည်သောက်လုံးလူတန်အပ်တော်အာရမေနှလုံးမွေလျောရာဖြစ်သောဒေတာဝဏိဗေဒဝံတောင်းတော်၌ဝိဟရတိတရေတုံသံနေတော်မူသည်ဖြစ်ပေ၏နာရဝိန်တစ်ပြေးကြီးဆောက်လို့လူတန်းတယ်နှလုံးမွေလျော်ရာဖြစ်တဲ့ဇေတဝန်အကြောင်းတိုင်တော်ကြီးမှာမြတ်စွာဘုရားရှင်တရင်တုံစံလီတော်မူတဲ့အခိုက်နတ်သားတစ်ပါးကမြတ်စွာဘုရားရှင်ကိုကြည်ကမဲဆိုတဲ့ရည်ရွယ်ချက်နဲ့လူကြီးလူလောကကိုအသင့်သက်လာတယ်မြတ်စွာဘုရားရှင်တရင်တုံနေတော်မူတဲ့ဇေတဝန်အကြောင်းတိုင်တော်ကြီးကိုမိမိရဲ့ကိုယ်ရောင်ကိုယ်ပါနဲ့ထွန်းလင်းတော့ပါဇေပြီးတော့ရသပြားရှင်ကိုယုတ်သေးစွာရှ िख ိုးတယ်။ယုတ်သေးစွာရှ िख ိုးပြီးတော့တင့်တင့်လောက်ပတ်တဲ့နေရာမှာရပ်တည်ပြီးနေလိုက်ပါလေ နေပြီးတဲ့နောက်မှာမြတ်စွာဘုရားရှင်ကိုမိဂုံးလေးတစ်ခုကိုမိမြန်လျှောက်ထားတယ်။ဗာမိဂုံးလေးကေနတုနိယတိလောကောကေနတုပိကတတိကိတတုဧကဓမ္မတာသဗ္ဗေဝဝသမနောကုကေနဘေတရာတိလောကောလောကကိုနိယတိသောအပ္ပဒနိကေနဘေတရာတိလောကောလောကကိုပိကတတိတွင်ရင်အပ္ပဒနိသဗ္ဗေဝကတိငုံတော်တတဝါတို့သည်ပင်လျင်ကိတာဗေမိသောဧကသမတ္တတကုသောတရားဤဝသံလူနိုင်ငံတို့အနောကုလိုက်ပါ၍နေကြရပါသနီဤစကားကနတ်သားကနေပြီးတော့မြတ်စွာဘုရားရှင်ကိုမေးမြန်းဆုံးထားတဲ့စကားပင်ဖြစ်တယ်။ဘာပြောသလဲ။မြတ်စွာဘုရားအဘယ်တရားဟာလောကကိုဆဲဆောင်၍နေပါသလဲ။အဘိဓိသောတရားဟာဒုက္ခကြီးကိုဆင်းရင်အပ်ပါသလဲမြတ်စွာဘုရားခသိန်းဂုံသောတတဝါတို့ဟာအဘိဓိသောတခုသောတရားရဲ့လူနိုင်ငံကိုတိုက်ပါ၍နေရပါသလဲလို့ဒီလိုမြတ်စွာဘုရားရှင်ကိုမေးလျှောက်လိုက်တဲ့အခါမှာမြတ်စွာဘုရားရှင်ကနေပြီးတော့တဏှာယနိယတိလောကောတဏှာယပရိကတတိတဏှာယဧကဓမ္မတာသဗ္ဗေဝဝတ္တမနောကုတဏှာယဧကဓမ္မတသောတဏှာတိလောကောလောကကိုနိယတိသောဟံဤတဏှာယဧကဓမ္မတသောတဏှာတိလောကောလောကကိုပရိကတတိတွင်ငင်အပ်ဤသဗ္ဗေဝခသိန်းဂုံသောတတဝါတို့သည်ပင်လျင်တဏှာယတဏှာတိဟုသောဧကဓမ္မတာတကုသောတရားဤဝတ္တံလူနိုင်ငံတို့နောကုသင်လိုက်ပါ၍နေကြရကုန်၏ဟု၍ဘဂဝါဘုံတော်၆ဆောင်တကုကုန်နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားသည်ဝောသာကရုဏာရှိသာမေတ္တာအဖြစ်ဟောကြားတော်မူခဲ့ပါပေသည်တဏှာဟာလောကကြီးကိုဆင်းရဲနေတယ်တဏှာဟာလောကကြီးကိုဆင်းဆောင်ရနေတယ်အလုံးစုံသောတ attva တွေဟာတဏှာဆိုတဲ့တစ်ခုသောတရားရဲ့လူနိုင်ငံကိုလိုက်ပါပြီးနေစားရတယ်လို့ဒီလိုမြတ်စွာဘုရားမိလိုက်တဲ့စကားရက်ကိုဒီနေ့တရားနာပိဋကတ်ကြီးကြားလိုက်ရတဲ့အခါမှာဒီတရားတော်ရဲ့နေဆိုင်မှုကိုမြတ်စွာဘုရားသူတို့တဲ့အတိုင်းတာတိသက်ဝင်နားလည်ဖို့ဆိုတာကတော့အနည်းငယ်ခက်ကောင်းခက်မယ်ပေါ့နော်တဏှာကလောကကြီးကိုဆဲဆောင်ပြီးတော့တဏှာကလောကကြီးကိုဆွေးငင်ပြီးနေတယ်ဒီတဏှာရဲ့အလိုနိုင်ငံကိုပဲတတဝါအလုံးဟာသင်လိုက်ပါပြီးနေကြရတယ်ဆိုတဲ့စကားဟာဒီနေ့လောကကြီးထဲမှာနေထိုင်နေကြတဲ့တတဝါတွေအလုံးတကယ်လက်တွေ့ဖြတ်သန်းနေကြတဲ့ဘဝဖြတ်သန်းမှုကြီးအတိတ်ပဲပေါ်လည်လာအောင်ဆိုနေတဲ့တရားစကားတော်ပဲဖြစ်ပါလေ။ဘလို့တရားဘလို့တဏှာကလောကကြီးကိုဆဲဆောင်ပြီးနေတယ်လဲ။ဒါကတော်တော်လေးနားလည်ဖို့လိုပါလေ။ဒီစဉ်တို့တဏှာမှာလည်းပဲကိဉ္စုဇနေတိပုရိသံတဲ့ပုဂ္ဂိုလ်တ attva ကိုဘာကဖြစ်စီပါတလဲလို့ဒီလိုမေးခွန်းလေးတစ်ခုလည်းမေးခဲ့ဘူးပါလေဒီကမှာမြတ်စွာဘုရားရှင်ကလေတဏှာယတဏှာဇနီတိပုရိသံတဏှာဟာပုဂ္ဂိုလ်တ attva ကိုဖြစ်စီတယ်ဒါဆိုရင်ဒီနေ့ဦးသိန်းတို့အားလုံးဟာတဏှာကိုအကြောင်းပြုပြီးတော့ဘဝရရှိလာကြတယ်လို့ပြောရမယ်ဆိုရင်ပြောလို့မရဘူးလားမရပါဘူးဟုတ်ပြီဘယ်လိုမျိုးတဏှာကဥသိန်းတို့ဘဝတစ်ခုကိုဖြစ်စေသလဲဒီပိုင်းကိုပြောမယ်ဆိုလို့ရှိရင်တော့ဥသိန်းတို့ပြိတရေနေခဲ့တဲ့အချိန်ကလေးကညီစပြီးတော့လူဘဝအကြောင်းကိုသတ်တယ်တဲ့အချိန်ကနေပြီးတော့သိဆုံးတဲ့အချိန်ကြီးပေါ့ တန်ဖိုးရှိရှိနဲ့အသုံးချတတ်ဖို့လူဘဝလူတန်ဖိုးကိုဟောမှာဖြစ်ပါလေ။ဒီတော့ဒီနေ့တဏှာကသတ္တဝါကိုဖြစ်စေတယ်ဆိုတဲ့အပိုင်းမှာဘယ်လိုပုံစံနဲ့ဒီတဏှာကသတ္တဝါတွေကိုဖြစ်စေသလဲလို့ပြောမယ်ဆိုရင်ပေါ့။ဦးဇင်းတို့အားလုံးဦးဇင်းနဲ့တကွတရားနာပြည့်တတ်ဒီအားလုံးဒီဘဝလူဘဝရရှိလာကြတယ်ဆိုတာကမိဝန်ထဲမှာပြိတ္တိနေခြင်းနဲ့ကင်းခဲ့တယ်လို့ပြောလို့ရပါမလား။အလုံးဟာမိခင်ရဲ့ဝန်ထဲမှာပြိတ္တိနေခြင်းဆိုတဲ့အစကနဦးပြုခြင်းကိုစတင်ပြုခဲ့ပြီးတဲ့နောက်မှာရှင်းလာလဲကိုလာလဲစသည်အဖြစ်မိခင်ရဲ့ဝန်ထဲမှာလွင်ပြီးတဲ့နောက်မှာဘဝဆိုတာကိုရရှိလာကြတာမဟုတ်ဘူးလား။ဟုတ်ပြီ။အဲ့ဒီပြိတ္တိသတိတော့မိခင်ဝန်ထဲမှာစတည်တဲ့အချိန်မှာပရိသေလံယုတ်ဆိုတာစပြီးတော့ဖြစ်ပါတယ်ယုတ်တရားပိုင်းကရှိမယ်ဆိုရင်တော့ကာယဒတကကလတ်လို့ခေါ်တဲ့ကာယအကြည်ဓာတ်ဘာဝဒတကကလတ်လို့ခေါ်တဲ့အမျိုးသမီးဖြစ်ကြောင်းယုတ်အမျိုးသားဖြစ်ကြောင်းယုတ်ဟတယဝတ္ထုယုတ်လို့ခေါ်တဲ့ဟတယရုပ်ကလည်းအဲ့ဒီအချိန်မှာစတင်ပြီးတော့ဖြစ်ပေါ်လာကြတယ်။ဒါဆိုရင်ရုပ်အနေနဲ့ပြောရင်ဘယ်နှမျိုးစတင်ဖြစ်တယ်လို့ပြောမလဲ။ဉာဏ်အမိတ်ကနှမိလိုက်တာ။မိမိတို့ဘဝဘယ်လိုပုံစံနဲ့စလာသလဲဆိုတာကိုသိဖို့ဆိုတာကမြတ်စွာဘုရားရှင်ပွင့်ထွန်းတော်မူမူခဲ့ဘူးဆိုရင်သိနိုင်ပါမလား။ဒါဆိုရင်ပြန်ပြောမယ်။မိမိတို့ဘဝတစ်ခုကိုစတင်ခဲ့တဲ့အချိန်မှာဘယ်ရုပ်သုံးခုဖြစ်တယ်လဲလို့ပြောရင်ကာယဒတကကလတ်လို့ခေါ်တဲ့ကာယအကြည်ဓာတ်ဘာကြည်ဓာတ်လဲဟုတ်ပြီအမျိုးသမီးဖြစ်ကြောင်းယုတ်အမျိုးသားဖြစ်ကြောင်းယုတ်လို့ခေါ်တဲ့ဘာဘယုတ်ဘာယုတ်လဲဟုတ်ပြီနောက်တစ်ခုဟတယယုတ်လို့ခေါ်တဲ့ဟတယဝတ္ထုလို့ခေါ်တဲ့ဟတယယုတ်အဲ့ဒီအချိန်မှာစတင်ပြီးဖြစ်ပေါ်လာတယ်ဒါဆိုရင်ဘယ်နှမျိုးဖြစ်တယ်လဲဟုတ်ပြီပရိသေနန္တရားပိုင်းတက်ကတော့34လုံး33လုံးစသည်အားဖြင့်괴ပြပြီးတော့ရရှိလာကြပါတယ်အတိတ်ကကံရဲ့သူတွေ괴ပြမှုကြောင့်ယုတ်တရားတွေကတော့ပြိတ္တိစတည်တဲ့အချိန်မှာလူသားဘဝကိုလူသားတွေကိုပတ်ပြီးပြောရင်ယုတ်တရားကတော့30ဖြစ်တယ်ယုတ်မျိုးသား30ယုတ်က3မျိုးဖြစ်တယ်နန္တရားပိုင်းတဲ့ပြည်ရင်တော့မတူကြဘူးတချို့တွေက34လုံးနဲ့ဘဝရရှိလာတယ်တချို့ပုဂ္ဂိုလ်တွေက33လုံးနဲ့ရရှိလာတယ်သတိအားဖြင့်ကြွေးကြနေကြတယ်ဒီစကားလေးနဲ့ဒီနေရာလေးမှာမှတ်သားထားလိုက်နော်ဘာဖြစ်လို့လဲရှေ့ဟောမယ့်တရားမှာဒီဟာကပြန်ပြီးတော့ပြောမှာဖြစ်တယ်အဲ့ဒီကကြာရင်သက်ဝင်မှုဆိုတဲ့အရာကိုဖြစ်စေလိုတဲ့အတွက်ဒီနေရာလေးမှာရုပ်ဘယ်နှမျိုးဖြစ်တယ်နံတရားတွေဘယ်နှလုံးဖြစ်တယ်ဆိုတာကိုစတင်ပြီးတော့မိမိတို့အနေနဲ့ခေါင်းထဲမှာမှတ်သားထားလိုက်တာဟုတ်ပြီလားဟုတ်ပြီအဲ့ဒီလိုပရိသေနံယုတ်စဖြစ်ပြီးတဲ့နောက်မှာဘဝင်15ချိန်16ချိန်စသည်အဖြစ်ဆက်ပြီးဖြစ်တယ်။အဲ့လိုဖြစ်ပြီးတဲ့နောက်မှာဘဝကိုတွေ့တာတက်မဲ့နေတဲ့ဘဝနိဂန္ဓိတဏှာကစတင်ပြီးဖြစ်တော့ဒါပါပဲ။ဒါဆိုလို့ရှိရင်ဘဝတစ်ခုကိုဘာနဲ့အစပြုခဲ့တယ်လဲလို့ပြောမယ်ဆိုရင်ဘဝကိုတွေ့တာတက်မဲ့တဲ့တဏှာနိဂန္ဓိတရားနဲ့စခဲ့တယ်လို့ဒီလိုပြောရမှာဖြစ်တယ်။ဒါဆိုရင်မိမိတို့အလုံးဟာဘာနဲ့စခဲ့ကြမလဲဟုတ်ပြီတဏှာနဲ့စခဲ့ကြတဲ့အတွက်ကြောင့်ဘုရားတဏှာရဲ့ဆွေးငင်မှုတဏှာရဲ့ဆွေးဆောင်မှုတဏှာရဲ့အလိုနိုင်ငံကိုအလုံးဟာအစင်တစိုက်လိုက်ပါနေကြရတာပဲဖြစ်ပါလေနော်ဟုတ်ပြီကဲအခုမိတို့မိမိတို့မှာရူပါယုံအစင်တွေကိုမြင်နိုင်တဲ့သက္ကုအကြည့်ဆိုတာမရှိနေကြဘူးလားအတန်ကိုအခုတရားနာတဲ့အခါမှာအတန်ကိုကြားကြတယ်ဆိုတာကသောတာအကြည့်ရှိနေလို့မဟုတ်ဘူးလားမှန်ပါပါဟုတ်ပြီမိမိတို့အနေနဲ့အနတ်ကောင်းဤအနတ်မကောင်းဤစသည်အားဖြင့်အနတ်တွေကိုခွဲခြားပြီးသိတယ်ဆိုတာလေးပဲဝိသင်းတို့ဂါနအကြည့်လို့ခေါ်တဲ့နှာခေါင်းအကြည့်ရှိလို့မဟုတ်ဘူးလားမှန်ပါပါဟုတ်ပြီအဲ့ဒီအကြည့်ရုပ်တွေကရောဘယ်လိုမျိုးစတင်ပြီးဖြစ်ပေါ်လာသလဲဒါလေးပဲမြတ်စွာဘုရားရှင်ပွင့်တော်မူပါမဂဂနန္ဒခွဲကြပြီးဟောထားတဲ့အတွက်ကြောင့်ဉာဏ်နာပြည့်တတ်သိဖို့မလိုဘူးလားမှန်ပါပါဒ တဏှာရဲ့ဆင်းရဲမှုကိုခံနေရတဲ့ပုဂ္ဂိုလ်တွေဖြစ်တယ်။တဏှာကလွတ်မြောက်နိုင်အောင်ကြိုးစားခြင်းနဲ့ကြိုးစားဖို့လည်းမိမိတို့မှာစံတတ်တဲ့ဖြစ်ပေါ်လာဖို့ဆိုတာကဒီအကြည်တတ်လို့ခေါ်တဲ့သက္ခုအကြည်၊နာအကြည်၊နှာခေါင်းအကြည်၊ရှားအကြည်၊ကိုယ်အကြည်စသည့်အပြင်အကြည်ရုပ်တွေဘယ်လိုဖြစ်လာသလဲဆိုတာကိုသိကြပါမှမိမိတို့ရဲ့ဘဝအမှန်ကိုမိမိတို့သိပြီးတော့မိမိတို့ဟာဘယ်လိုပုဂ္ဂိုလ်တွေဖြစ်နေကြလဲဒါကိုမိမိတို့ခွဲခြားပြီးနားလည်နိုင်ကြမှာဖြစ်တယ်။အဲဒီလိုဘဝကိုတွေ့တာတက်မဲ့တဲ့ဘဝနိဂန်ဒီတဏှာနဲ့စပြီးတဲ့နောက်မှာပရိသေတီပြီးတော့89ရက်အတွင်းမှာဝိသင်းတို့မျက်စီအကြည့်နားအကြည့်နှာခေါင်းအကြည့်ရှားအကြည့်စတဲ့အကြည့်ရုပ်၄ခုကပရိသေတီပြီးတော့89ရက်အတွင်းမှာအနှင်းတင်တယ်လို့ဖြစ်ပေါ်လာကြပါလေ။ဟုတ်ပြီ။ဒါဆိုလို့ရှိရင်မိမိတို့အခုမြင်တွေ့ခွင့်ရနေတဲ့ဒီခွင့်လန်းကြီးဟာသက္ခုအကြီးကိုမှီပြီးဖြစ်ပေါ်ခဲ့တယ်။ဖြစ်ပေါ်နေကြတယ်။အတန်ကိုကြားခြင်းဆိုတာလည်းပဲသောတာအကြီးကိုမှီပြီးတော့ဖြစ်ပေါ်နေကြတယ်။အနတ်တွေကိုရှုဆိုင်ခွင့်ရနေတာဟာလည်းပဲကောင်းဤမကောင်းဤလို့ခွဲခြံပြီးသိနေတာဟာလည်းပဲနှာခေါင်းအကြီးကိုရရှိလို့ရရှိခဲ့ကြလို့ဖြစ်ပါတယ်။မိမိတို့အရာသာကောင်းဤအရာသာမကောင်းဤကောင်းတဲ့အရာသာကိုစားလို့တဲ့သံသတ်တဲ့မကောင်းတဲ့အရာသာကိုမခံလို့တဲ့သံသတ်တဲ့တွေဟာလည်းပဲရှားကြီးကိုတောင်းပြပြီးတော့မိမိတို့မှာဖြစ်ပေါ်လာကြတာဖြစ်ပါတယ်။အတွေ့အထိကောင်းကောင်းတွေကိုအားလုံးမခံစားခြင်းကြဘူးလား။ဟုတ်ပြီ။ဒီခံစားခြင်းနဲ့ခံစားချက်ဟာလည်းပဲကာယအကြီးကိုမှီပြီးတော့ဖြစ်ပေါ်လာတာပဲဖြစ်တယ်။ကြဒါဆိုလို့ရှိရင်ဒီအကြည်ယုတ်ကလေးတွေရဲ့တဘာဝသူတို့ရဲ့လက္ခဏရတ္တပစ္စုပဒံဗရထံလို့ခေါ်တဲ့အခြေကသူတို့ရဲ့တဘာဝလေးကိုမိမိတို့ကိုယ်ကိုယ်တည်းပြနဲ့နားလည်ဖို့လိုပါတယ်။သက္ခုအကြည်ဟာဘာဖြစ်လို့ရလာကြသလဲ။ဒါလေးကိုမပြောခင်ပါ။ဒီနေ့ဦးဇင်းတို့တရားနာပြည့်စုံသူတော်ကောင်းအပေါင်းတွေဟာဒါနမှုဆိုတဲ့ကုသိုလ်ကောင်းမှုကိုပြုကြပြီ။ဥမာဆိုကြသူမြတ်စွာဘုရားရှင်တုတော်သင်္တုတော်တစုကိုတွားပြီးတော့မွေးတိုင်းစီမီသန်းနန္ဒာစတဲ့အလူဒါနဝတ္ထုစုစုကိုပြုလိုက်ပြီးတဲ့နောက်မှာဘဝကိုတွေ့တာနေတဲ့အတွက်ကြောင့်ဘုံဘဝကောင်းကောင်းတွေကိုလုံခြံတဲ့အတွက်ကြောင့်သူတောင်းမှုတွေမပြုကြဘူးလား။ဆိုကြသူနတ်ပြည်နတ်လောကမှာနဘဝနဲ့ဘဝတည်းရရှိခြင်းတဲ့ပုဂ္ဂိုလ်တွေကဤကုသိုလ်ကောင်းမှုကိုပြုခြင်းပြုလိုက်ရခြင်းဒီဟူသောအကြောင်းကြောင့်နဘဝကိုရရှိရပါလို့ဤလို့ဒီလိုသုတောင်းမှုတွေမပြုကြဘူးလားဟုတ်ပြီဒီလိုနဘဝကိုလိုချင်နေဆိုတာကနဘဝမှာရှိတဲ့အသင်းတွေကလွန်တရာကောင်းတယ်လို့မကြားမှုကြဘူးလားဓမ္မကတိကတွေကအပေါင်းအာရင်တန်တန်နဲ့ဟောကြားတဲ့အခါကျတော့နတ်ပြည်နတ်လောကမှာနတ်သားဘဝနတ်သမီးဘဝနဲ့ဖြစ်စဉ်နဲ့တဏှာတွေကမဖြစ်လာကြဘူးလားဖြစ်လာတယ်ဒါဆိုရင်နတ်ဘဝမှာရရှိမဲ့ရူပါယုံအစင်းတွေကိုလူကျင်နဲ့တဏှာကမရှိနေဘူးလားနတ်ပြည်မှာတိရိယာတွေကအတိမုတ်သိကောင်းတယ်လို့ဒီလိုပြောတန်ကြတော့ဒီလိုအတိမုတ်ကကုံတွေကိုလည်းပဲကြည့်တယ်မြင်တယ်ကြတဲ့နေဆိုတဲ့တဏှာကလည်းမဖြစ်နေကြဘူးလားဖြစ်တယ်ဟုတ်ပြီအဲ့ဒီတော့အဲ့ဒီမိမိတို့ပြုလိုက်တဲ့ကုသိုလ်ကံကအကျိုးပေးကြပြီဆိုရင်လက်ပြည်နှလုံးကမှာလက်သားနှစ်သမီးချင်းနဲ့တွားရောက်ပြီးဖြစ်ပေါ်ကြတာပဲဖြစ်တယ်ကဲမိမိတို့ဒီဘဝမှာလူသားဖြစ်နေတဲ့အတွက်ကြောင့်မိမိတို့တခါတရံမှာကုသိုလ်ကောင်းမှုတွေပြုတဲ့အခါမှာစိတ်ကနေပြီးတော့ဤကုသိုလ်ကောင်းမှုကိုပြုအပ်ခြင်းဒီဟူသောအကြောင်းကြောင့်လူထမ်းသာကိုရရှိရပါလို့ဤလူဘဝလူထမ်းသာတတိတွင်မျိုးရိုးမှာလူဖြစ်ရပါလို့ဤစတဲ့ထူထောင်းမှုတွေကိုလည်းမပြုကြဘူးလားပြုကြပါဗျာပြုကြတယ်အခုမိမိတို့ပရိသတ်တွေဒီလာကြတယ်ဆိုတာကလူဘဝမှာလူပရိသတ်တွေဒီလာကြတယ်ဆိုတာကအတိတ်ကကုသိုလ်ကောင်းမှုကြောင့်လားအကုသိုလ်ကြောင့်လားဟုတ်ပြီလူဘဝရရှိတယ်ဆိုတာကကုသိုလ်ကောင်းမှုကိုအခြေခံပြီးရရှိလာကြတာဖြစ်ပါတယ်အ ဲ့တော့မိမိတို့ပြီးခဲ့တဲ့အတိတ်ဘဝဒီကာလီဆိုတဲ့မန္တန္တသောဆိုတဲ့အချိန်ကလေးမိမိတို့အားလုံးရင်ဆိုင်ခဲ့ကြရတယ်သုတိစိတ်လို့ခေါ်တဲ့နောက်ဆုံးစိတ်ကလေးမဖြစ်ခင်မှာမိမိတို့မန္တန္တသောသုံးခဲ့ကြတာပဲဖြစ်ပါလေအဲ့ဒီမန္တန္တသောဆိုတဲ့အချိန်မှာကုသိုလ်ကံအာယုန်တွေအကုသိုလ်ကံအာယုန်တွေအလူအဲ့ပေါ်တတ်ကြပါလေတခါပြန်လဲတဲ့ကုသိုလ်ကံအကောင်းတဲ့ပုဂ္ဂိုလ်တွေကကုသိုလ်ကံအာယုန်တွေထင်ကြမယ်။အကုသိုလ်ကံတွေကအကောင်းနေတဲ့ပုဂ္ဂိုလ်တွေမှာအကုသိုလ်ကံတွေကလည်းထင်နိုင်ကြတယ်။ဒါပေမဲ့မိမိတို့အလုံးဒီဒုဗ္ဗဝကိုရရှိလာကြတဲ့အတွေ့အကြုံမှုမိမိတို့ရဲ့အတိတ်ဘဝမရဏတဏ္ဍသောသောတဲ့အချိန်လေးမှာဘယ်ကုသိုလ်ဘယ်အာယုန်ပေါ်ခဲ့တယ်လို့ပြောမယ်ဆိုရင်ကုသိုလ်ကံအာယုန်ပေါ်ခဲ့တဲ့အတွေ့အကြုံမှုလူဘဝလူပရိသတ်တွေကိုရရှိကြတာပဲဖြစ်ပါတယ်အဲ့ဒီမရဏတဏ္ဍသောသောတဲ့အချိန်မှာယူခဲ့တဲ့အာယုံကကုသိုလ်ကံအာယုံဖြစ်တယ်။အဲ့ဒီကုသိုလ်ကံအာယုံကမိမိတို့အတိတ်ဘဝဒုဒုကပြုခဲ့တဲ့ကံအာယုံလည်းဖြစ်နိုင်တယ်။မိမိတို့အတိတ်ဘဝမှာကိုယ်တိုင်ကိုယ်ကျပြုခဲ့တဲ့အာယုံလည်းဖြစ်တယ်။အဲ့ဒီအာယုံကမိမိတို့ရဲ့မရဏတဏ္ဍသောသောတဲ့အချိန်မှာပေါ်လာပြီးအဲ့ဒီကံကိုပြုစုပြုဆောင်တဲ့အချိန်မှာမိမိတို့ဒီနေ့ဒီဘဝဒီပစ္စုပန်ဘဝလေးမှာကုသိုလ်ကောင်းမှုပြုတဲ့အခါမှာပြုတဲ့အတိုင်းပဲ။ဤပန်းကိုကတ်လူရခြင်းတည်းဟူသောအကြောင်းကြောင့်လူဘဝရရှိရပါလို့ဤဆိုတဲ့ဒီလိုစုတောင်းလေးကအကျိုးပေးလိုက်တဲ့အတွက်ကြောင့်ပဲဒါကြောင့်မိမိတို့ဒီနေ့လူဘဝရရှိလာကြတယ်ဆိုတာကလူဘဝကိုလူကျင်တဲ့တဏှာကိုအကြောင်းခံပြီးတော့မရလာကြဘူးလားဟုတ်ပြီဒါဆိုရင်အဲ့ဒီလူဘဝမှာရှိနေတဲ့ရူပါယုံတတ္တယုံကန္တယုံရတ္တယုံဘောဓဘာယုံဒီနည်းအသိအတန်အနတ်အရသာအတွေ့အကြည့်ဓမ္မယုံလို့ခေါ်တဲ့ဒီလိုမျိုးအာယုံတွေကိုလိုချင်တဲ့သဏ္ဍာန်ဖြစ်ခဲ့မယ်မဖြစ်ခဲ့ဘူးဘယ်ဟာဘယ်လိုပြောမလဲဖြစ်ခဲ့ကြတယ်နော်မိမိတို့အားလုံးအဲ့ဒီအစင်းအတန်နဲ့ရတာတွေကိုလိုချင်တယ်ဆိုတဲ့သဏ္ဍာန်ကဖြစ်ခဲ့တဲ့အတွက်ကြောင့်ဘုအဲ့ဒီဘဝကိုရရှိကြောင်းကုသိုလ်ကံကိုပြုခဲ့ပြီးတော့အဲ့ဒီကံကမိမိတို့ဒီကံဤအချိန်မှာအကျိုးပေးလိုက်တဲ့အတွက်ကြောင့်ပရိသတ်ဤဒီခွင့်ရရှိခဲ့တာခြင်းပဲဖြစ်တယ်ဟုတ်ပြီဒါဆိုလို့ရှိရင်အခုသက္ကုအကြည်ဓာတ်ကိုပြန်ပြောမယ်။သက္ကုအကြည်ဓာတ်ဆိုတာကရူပါယုံကိုမြင်တင်တယ်ဆိုတဲ့ရူပတဏ္ဍင်းအကြောင်းရင်းခံရှိတဲ့ကံကြောင့်ဖြစ်တဲ့ယုံတဲ့။ဘာယုံလဲ။ဟုတ်ပြီ။ရူပါယုံကိုမြင်တင်တယ်ဆိုတဲ့ရူပတဏ္ဍင်းအကြောင်းရင်းခံရှိတဲ့ကံကြောင့်ဖြစ်တဲ့ယုံတစ်မျိုးဖြစ်တယ်။ဒါကြောင့်ဒီနေ့မိမိတို့အနေနဲ့ဒီရူပါယုံဆိုတဲ့အရာတွေကိုမြင်တင်တဲ့သဏ္ဍာန်တွေကမဖြစ်နေကြဘူးလားဖြစ်နေကြတယ်ဒါဆိုရင်မိမိတို့ကမြင်တင်ကြတာလားသက္ခုအတ္တိဓာတ်ကမြင်တင်နေတာလားဒါကိုမိမိတို့ကငါမြင်တင်တယ်လို့နားလည်နေတာမဟုတ်ဘူးလားဒါဆိုရင်မိမိတို့ရဲ့နားလည်မှုဟာမှန်သလားမှားသလားမိမိတို့ဟာအမှန်ကိုသိနေတဲ့ပုဂ္ဂိုလ်တွေလားအလိန်ခံနေရတဲ့ပုဂ္ဂိုလ်တွေလားဟုတ်ပြီကဲနောက်တစ်ခုသောတာအကြီးသတ္တယုံလို့ခေါ်တဲ့အတန်ကိုကြားခြင်းတည်းဆိုတဲ့သတ္တသဏ္ဍာန်ရင်အကြောင်းရင်းခံရှိတဲ့ကံကြောင့်ဖြစ်တဲ့ယုံလို့ဦးဇင်းတို့သောတာအကြီးကိုပြောပါလေဒီသောတာအကြီးရဲ့သဘာဝကိုကသတ္တယုံကိုကြားခြင်းတည်းဆိုတဲ့သတ္တသဏ္ဍာန်ရင်အကြောင်းရင်းခံမရှိနိုင်ဘူးလားရှိပါရဲ့ဗျာဟုတ်ပြီဒါကြောင့်မို့မိမိတို့အနေနဲ့ကောင်းတဲ့သတ္တယုံလေးတွေကိုနာယူခွင့်ရှားနာခွင့်ရဖို့ရန်အတွက်တစ်ဖြည်းစီးပေးနေကြရဘူးလားဖြည်းစီးပေးနေကြရတယ်ဟုတ်ပြီနောက်တစ်ခုနှာခေါင်းအကြည်အနတ်ခံလို့တယ်ဆိုတဲ့ကံဓာတ်တဏှာရင်အကြောင်းရင်းခံရှိတဲ့ကံကြောင့်ဖြစ်တဲ့ရုပ်တစ်မျိုးသာရင်ဖြစ်ပါလေဒါကြောင့်မို့မိမိတို့အနေနဲ့ကောင်းတဲ့အနတ်ကလေးတွေကိုရှားဖွေပြီးတော့ကောင်းတဲ့အနံ့ကလေးတွေကိုရှူဆိုင်ခွင့်ဆိုတဲ့ခွင့်လန်းကြီးကိုမိမိတို့အားလုံးကလက်ဝဲပိုင်ပိုင်ရရှိအောင်ကိုသူ့အတွက်မဖြစ်စည်းပေးနေကြရဘူးလားဟုတ်ပြီရှားကြီးဆိုတဲ့အရာကိုကြည့်လိုက်မယ်ဆိုရင်လည်းရတ္တယုံကိုခံလို့တယ်ဆိုတဲ့ရတ္တတဏ္ဍလင်အကြောင်းရင်းခံရှိတဲ့ကံကြောက်ဖြစ်တဲ့ရုပ်တမျိုးဖြစ်တဲ့အတွက်ကြောင့်မို့ဦးစင်းတို့ရှားကြီးကိုရရှိထားခြင်းဟာရတ္တယုံတွေကိုရှားဖွေပေးဖို့ဆိုတဲ့ဒုက္ခတစ်ခုကိုရရှိလာတာနဲ့မတူဘူးလားမှန်ပါပါဘုရားဟုတ်ပြီနောက်တစ်ခုကာယအစီလို့ခေါ်တဲ့ဒီအစီတက်ကိုမိမိတို့ကရရှိထားကြပြီ ဒီစီတတ်ကိုရရှိတဲ့အကြောင်းကိုပြန်ကြည့်လိုက်မယ်ဆိုရင်လည်းပဲဘောဓဘာယုံကိုခံလို့တယ်တွေ့ထိလို့တယ်ဆိုတဲ့ဘောဓဘာသနာလင်အကြောင်းရင်းကံရှိတဲ့ကံကြောက်ဖြစ်တဲ့ရုပ်တစ်မျိုးဖြစ်တဲ့အတွက်ကြောင့်မို့အတွေ့အထိကောင်းကောင်းလေးတွေကိုရရှိခံစားနိုင်ဖို့အတွက်မိမိတို့တွေဟာပင်ပန်းစင်ရဲစွာနဲ့ဘဝကိုကြိုးစားရုန်းကန်ပြီးမလုံချနိုင်ကြရဘူးလားမဟုတ်ပါဘူး။ဟုတ်ပြီ။ဒါကြောင့်မို့မိမိတို့အနေနဲ့မိမိတို့ဘဝရရှိခြင်းဆိုတာကချမ်းသာဒုက္ခကိုရရှိခြင်းလို့မြတ်စွာဘုရားရှင်နဲ့အမိန့်ပါဘူး။မြတ်စွာဘုရားရှင်တို့ရဲ့ဉာဏ်တော်မှာသင်နေတဲ့ဒီလိုနှစ်ဆိုင်တဲ့အသိဉာဏ်တွေကဘဝရရှိခြင်းကိုဒုက္ခလို့သာမြင်ကြပါတယ်။မြတ်စွာဘုရားရှင်နဲ့တကွအရိယသရောကောင်းတွေကလည်းပဲဒီခန္ဓာကြီးကိုရရှိထားခြင်းကိုဒုက္ခရရှိခြင်းလို့ပဲဒီလိုနားလည်ကြတယ်။ဒီနေ့ဒီသက်အနေနဲ့ပဲလေဒီနေ့မှဆိုလို့ရှိရင်မှန်ကန်တဲ့အသိဉာဏ်လေးတစ်ခုကိုစတင်ရရှိပြီလို့ပြောမယ်ဆိုရင်မပြောနိုင်ဘူးလား။ဟုတ်ပြီ။မိမိတို့အနေနဲ့အမျိုးသားကိုဥပမာဆန်းထားပြီးပြောကြလို့အမျိုးသမီးဆိုတဲ့ရူပါယုံလေးစိတ်မှာလာနေပြီဆိုလို့ရှိရင်မျက်လုံးကလေးကလန့်ကြည့်မိရတာမဖြစ်သွားဘူးလားစားစီဖို့ရံမခက်နေကြဘူးလားဟုတ်ပြီဒါကသက္ကုအတီတက်ရဲ့တဘာဝကနေပြီးတော့တောင်းဆိုလို့မိမိတို့ကနေဖြည့်ဆည်းပေးနေရတဲ့ပုံကိုယ်တွေမဟုတ်ကြဘူးလားဒါဆိုရင်သက္ကုအတီတက်ရရှိသားခြင်းကမိမိတို့အနေနဲ့ရူပါယုံတွေကိုမြင်တင်ဖို့ရူပါယုံတွေကိုမြင်ဖို့ရန်အတွက်စူးစမ်းအထုမှုကိုပြုပေးရမယ်ပုဂ္ဂိုလ်ရင်းအဖြစ်နဲ့ဖြစ်တည်လာကြတယ်လို့ပြောရင်မှန်မလားမှန်ပါဘူး။မှန်တယ်။ဒီလိုပဲသတ္တယုံဆိုတဲ့အတန်ကောင်းကောင်းလေးတွေမျိုးသမီးကလည်းမျိုးသားရဲ့အတန်အမျိုးသားကလည်းမျိုးသမီးရဲ့အတန်စတဲ့ထွေထွေအထွေထွေတော့မျိုးမျိုးသောအတန်တွေကိုမိမိတို့ကနားဆင်လို့ကြတယ်။ဒီလိုနားဆင်လို့လေဆိုတာကမိမိတို့ကနားဆင်လို့လားတောကြအကြည်ကနေပြီးတော့တောင်းဆိုနေတာလားဟုတ်ပြီသောတာအကြီးရဲ့တောင်းဆိုချက်ကိုဖြည့်ဆည်းပေးနေရတဲ့ပုဂ္ဂိုလ်တွေဟာအရှင်သခင်တွေလားရှင်တွန်တွေလားရှင်တွန်ပါဗျာရှင်တွန်တွေလားဖြစ်နေကြတယ်နှကောင်းအကြီးရှားကြီးဆိုတဲ့ຢာတွေကိုရရှိထားကြခြင်းကိုလည်းပဲမိမိတို့ဟာသူတို့ရဲ့အလိုကိုဖြည့်ဆည်းပေးဖို့ရန်အတွက်ဘဝကိုရရှိထားကြတယ်လို့မပြောနိုင်ဘူးလားမှန်ပါဗျာအတွေ့အထိကောင်းကောင်းတွေကိုခံစားလို့တဲ့မိမိတို့ရဲ့တဏှာဆန္ဒတွေဟာဒုက္ခဖြစ်ဖို့ရန်အတွက်လားဒုက္ခဖြစ်ဖို့ရန်အတွက်ပဲလားဒီဘဝအဆုံးမတတ်သေးသေးသူတို့ဟာအလိုပြည့်ကြတဲ့သဘောရှိရဲ့လားမရှိဘူးဒါကြောင့်မို့မြတ်စွာဘုရားရှင်ကဒီလိုအကြည်တတ်ငါးခုနဲ့မနာယတနာပေါင်းအာယတနာ၆ခုဖြစ်ပေါ်လာခြင်းပေါ့အာယတနာဆိုတာကသက္ခုပဒါရယုတ်ကိုသက္ခာယတနာလို့အဘိဓမ္မာဝေါဟာရကတမျိုးခေါ်တယ်ဒါပေမဲ့အတူတူပဲသက္ခုအကြည်သက္ခာယတနာဒါအတူတူပဲဟုတ်ပြီနော်ဟုတ်ပြီအဲ့လိုမျိုးသက္ခာယတနာသောတာယတနာစတဲ့အာယတနာ၆ပါးဖြစ်ပေါ်လာခြင်းကိုမြတ်စွာဘုရားရှင်ကလောကကြီးဖြစ်ပေါ်လာတယ်လို့ခေါ်ပါတယ်ဒါဆိုရင်မိမိတို့အစီယုတ်ငါးခုနဲ့မနာယတနာဆိုတဲ့ဒီ၆မျိုးကိုရရှိထားခြင်းဟာလောကကြီးဖြစ်ပေါ်လာခြင်းမဟုတ်ဘူးလားဟုတ်ပြီဒီအစီယုတ်အာရဏ၆ခုကိုအကြောင်းပြုပြီးတော့သတ္တဝါတွေဟာမရှိညိုနံပင်ပန်းဆင်းရဲပြီးနေကြရတယ်လို့ဒီလိုမြတ်စွာဘုရားရှင်ဆက်ပြီးတော့မိတော်မူတဲ့သဘောတရားဟာဒကာဒကာမတွေရဲ့အတိညာမှာဒီနေ့အနည်းငယ်တော့သင်စားလာမယ်လို့ဥစဉ်သဘောပေါက်မိတယ်ဟုတ်ရဲ့လားဟုတ်ပြီဒီတော့မိမိတို့ရရှိထားတဲ့သက္ခုအကြီးသောတာအကြီးဂါနအကြီးဒေဝအကြီးကာယအကြီးဆိုတဲ့အကြီးသက်တွေကိုရရှိထားခြင်းဟာမိမိတို့ကနေပြီးတော့သူတို့ရဲ့အလိုဆန္ဒတွေကိုဖြည့်ဆည်းပေးဖို့ရန်အတွက်ရရှိထားတာနဲ့မတူဘူးလားမှန်ပါဘူး။ဘဝလေးကြည့်ခြင်း၊ဒီဟာလေးကြည့်ခြင်း။ဘဝလေးနားဆင်ခြင်း၊ဒီဟာလေးနားဆင်ခြင်း။ဘိုးနှံ့လေးခံခြင်း၊ဒီနှံ့လေးခံခြင်း။ကောင်းတဲ့ရတာလေးတွေကိုခံစားလို့တဲ့စားသုံးလို့တဲ့ဆိုတဲ့ဒီတနာသက်တွေဟာဒီအတိယုတ်တွေကိုရရှိခြင်းနဲ့တဘာလေးပါလာကြတဲ့အတွက်ကြောင့်ဒီနေ့တရားဒဂါမအပေါင်းသူတော်ကောင်းတို့တွေဟာတဏှာရဲ့စိတ်ငင်မှုကိုခံရတယ်လို့ပြောရင်မမှန်ဘူးလားမှန်ပါဗျာတဏှာရဲ့ဆဲဆောင်မှုကိုခံရတယ်လို့ပြောရင်ကောမှန်သလားမှားသလားမှန်ပါဗျာတဏှာရဲ့အလိုနိုင်ငံကိုအသေးလိုက်ပါနေရတဲ့ပုဂ္ဂိုလ်တွေဟာဘုရင်တို့အားလုံးပဲမဟုတ်ကြဘူးလား ဟုတ်ပြီဒါကြောင့်မို့မြတ်စွာဘုရားရှင်ကလေတဏှာယနိယတိလောကောတဏှာယပရိကတတိတဏှာယဧကဓမ္မသာတပိဝဝသမနကုတဏှာယဤကဓမ္မတတောတဏှာတိလောကောလောကကိုနိယတိသောအံဤတဏှာယဤကဓမ္မတတောတဏှာတိလောကောလောကကိုပရိကတတိသိငင်အံဤတပိဝကတိဂုံသောတတဝါတို့သည်ပင်လျင်တဏှာယတဏှာတိဟူသောဧကဓမ္မတာတခုသောတရားဤဝတ္တန်လူနိုင်ငံတို့နောကုစင်လိုက်ပါ၍နေကြရကုန်ဤဟူ၍ဘဂဝါဘုံတော်ကြီးတော်မူသောမြတ်စွာဘုရားသည်ဝောတာကရုဏာရှိသာမေတ္တာဖြင့်ဟောကြားတော်မူခဲ့ပါသည်တည်းဟုတ်ပြီဒီနေ့လူဘဝလူတန်ဖိုးကိုတန်ဖိုးရှိရှိနဲ့သုံးချနိုင်ဖို့ဆိုတာကမိမိတို့ဟာဘယ်လိုဘဝကိုရရှိထားတဲ့ပုဂ္ဂိုလ်ဒီဖြစ်တယ်ဆိုတာကိုနားလည်သဘောပေါက်ပါမှမိမိတို့ရဲ့ဘဝကိုမိမိတို့ကပုံစံမှန်လမ်းကြောင်းကိုကြောင်းပြနိုင်ကြမှာဖြစ်တယ်လမ်းစုံလမ်းကောင်းမှာယက်တည်နေတဲ့ပုဂ္ဂိုလ်ဒီဖြစ်တဲ့မိမိတို့တွေဟာဒီနေ့တရားမနာခင်ကာလအထိတဏှာဆိုတဲ့ဖဲဆောင်မှုတော့ကိုလိုက်နေခဲ့ကြတယ်။တဏှာရဲ့ဇင်ငေမှုကိုခံပြီးတော့ဘဝကိုလှုပ်လှုပ်လှုပ်လှုပ်နဲ့မိမိတို့ကကြိုးစားရုန်းကန်နေကြတယ်။တဏှာရဲ့အလိုနိုင်ငံကိုမိမိတို့လိုက်ပါပြီးတော့နေထိုင်နေကြရတဲ့လမ်းကိုရွေးချယ်နေတဲ့ပုဂ္ဂိုလ်တွေလို့ပြောနိုင်ဘူးလား?မှန်ပါပါဘုရား။ပြောနိုင်တယ်။ဒါဆိုလို့ရှိရင်ဒီနေ့လောကကြီးမှာလူငယ်တွေအားလုံးရဲ့စိတ်ထဲမှာလည်းပဲဆွေးနေတဲ့စကားလေးတစ်လုံးရှိတယ်။ဒီနေ့လူလောကမှာအောင်မြင်တိုးတက်အောင်ကြိုးစားနေတဲ့ကြိုးစားမှုတွေတစ်ဖြည်းဖြည်းကုန်လုံးလို့လူကြီးဘဝကိုရောက်ရှိခဲ့တဲ့ပုဂ္ဂိုလ်များရဲ့စိတ်ထဲမှာလည်းပဲဆွေးထင်ပြီးတော့အဲ့ဒီအယူအဆအတိုင်းပဲဘဝကိုဆက်လျှောက်ခဲ့ကြတယ်၊ဆောင်းလန်းခဲ့ကြတယ်ပုဂ္ဂိုလ်တွေဖြစ်နေကြမယ်ဆိုတာကိုဥစဉ်သဘောပေါက်မိတဲ့အတွက်ကြောင့်ဒီနေရာလေးမှာအာလုံစိတ်ကြိုင်ထားတဲ့အစုံတရက်ကိုဦးစင်းနေနေပြန်ပြီးတော့သတိပေးခြင်းနဲ့။ဘာပြောတယ်။ငါဟာငါဘဝရဲ့အရှင်သခင်ဖြစ်စေရမယ်လို့ဒီလိုမပြောဆိုကြဘူးလား။မှန်ပါပါဘုရား။ဒီလိုဖြစ်အောင်လဲမိမိတို့ကမကြိုးစားနေကြဘူးလား။မှန်ပါပါဘုရား။ဟုတ်ပြီ။ဒါကိုပဲဦးစင်းတို့လောကမှာဒီလိုသာတန်းတွေကိုချိန်ဆထားတဲ့ချိန်ဆထားတဲ့နေရာတွေမှာလေးပဲဒီလိုသာတန်းလေးကိုရေးဒီသာထားတယ်ဆိုလို့ရှိရင် I am the master of my life ဆိုတဲ့ဒီလိုစာသားကိုလည်းပဲတွဲဆက်ပြီးတော့ပေါ်ပြထားတယ်ဒီစကားလုံးကိုပဲပြန်ပြီးတော့ဘာသာပြန်ထားတာမဟုတ်ဘူးလားဟုတ်တယ်ဒါကြောင့်မို့မိမိတို့အားလုံးဟာမိမိတို့ဘဝရဲ့အရှင်သခင်ဖြစ်စေဖို့ရန်အတွက်ကြိုးစားနေကြတာတော့မဟုတ်ဘူးလားဟုတ်ပြီဒီနေ့လောကသားတွေကိုကြည့်လိုက်မယ်ဆိုလို့ရှိရင်အရှင်သခင်ဖြစ်နိုင်ခွင့်ဆိုတာကလွယ်ကူရဲ့လားမှန်ပါပါဘုရားအလုံးဟာရူပါယုအသိတွေကိုလူကျင်တဲ့အတွက်ကြောင့်မို့ရူပါယုအသိတွေကိုမြင်ကျင်တဲ့ဆိုတဲ့သနာအနောက်ကိုလိုက်ပါပြီးတော့ဖြစ်စည်းပေးနေကြတဲ့တတယုဆိုတဲ့အတန်ကိုကြားကျင်တဲ့ဆိုတဲ့တတသနာရဲ့အနောက်ကိုဖြည့်ပြီးတော့အနောက်ကိုလိုက်ပြီးနေကြရတဲ့ကောင်းမွန်တဲ့အနတ်သက်တွေကိုရှူဆိုင်လူတွေဆိုတဲ့ကာဏတဏရဲ့ဆင်းငင်မှုတော့ကိုလိုက်ပါနေကြရတယ်။ကောင်းမွန်တဲ့အရသာတွေကိုသုံးဆောင်ခံစားတဲ့လူတွေဆိုတဲ့ရတ္တတဏရဲ့အလိုကိုလိုက်ပါပြီးနေကြရတယ်။ကောင်းမွန်တဲ့အတွေ့အထိတွေကိုခံစားလူတွေဆိုတဲ့ဘောဓဘာတဏအနောက်ကိုလိုက်ပါနေကြရတယ်ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ကြောင့်တဏှာရဲ့အလိုကိုဖြစ်စည်းနေကြရတဲ့ပုဂ္ဂိုလ်တွေတဏှာရဲ့ဆဲဆောင်မှုတဏှာရဲ့အလိုနိုင်ငံတွေကိုလိုက်ပါနေကြရတဲ့ပုဂ္ဂိုလ်တွေလို့သာဆိုနိုင်တဲ့အတွက်ကြောင့်မိမိတို့တွေဟာတည်ညွန်တွေလားအရှင်သခင်တွေလားတည်ညွန်ပါဗျာဟုတ်ပြီဒါဆိုလို့ရှိရင်မိမိကိုယ်ကိုမိမိဘဝရဲ့အရှင်သခင်ဖြစ်စေခြင်းနဲ့ဖြစ်အောင်လုပ်ခြင်းနဲ့ဆိုရင်တော့မိမိတို့ရဲ့ဘဝဖြတ်သန်းမှုဘဝရည်ရည်မှုဘဝနေထိုင်မှုဘဝအားထုတ်မှုဆိုတဲ့လမ်းကြောင်းလေးတွေကိုကြောင်းပြဖို့မလိုဘူးလားမလို ဗိဒနာရဲ့အလိုကိုတောင်းတမြလိုက်ပြီးတော့ဖြည့်ပေးနေလို့ရှိရင်တော့မိမိတို့ဟာရရှိထားတဲ့လူဘဝလူတန်ဘိုးကိုတန်ဘိုးရှိရှိနဲ့အတုံးချနိုင်တဲ့ပုဂ္ဂိုလ်ကြီးဖြစ်နိုင်မဖြစ်နိုင်ဆိုတာကဘယ်လိုနားလည်ရလဲမဖြစ်နိုင်တော့ဘူးဖြစ်နိုင်ဖို့သိက္ခာသွားတယ်မိမိတို့ဒီအလိုနိုင်ငံကိုတနာရဲ့လူနိုင်ငံကိုလိုက်ပါပြည့်စည်နေကြတဲ့ပုဂ္ဂိုလ်များသို့နေဝင်ကြီးနေဝင်ကြီးအချိန်ကိုသာရောက်သွားကြတယ်မိမိတို့ရဲ့အလိုဌာနတွေပြည့်စုံပါပြီမိမိတို့အလိုဌာနတွေပြည့်ဝပါပြီလို့ပြောဆိုပြီးတော့လောကကြီးတွေကနေထွက်ခွာသွားတဲ့ပုဂ္ဂိုလ်တွေရှိကြလားရှိပါဘူးခင်ဗျအလိုမပြည့်သွားမင်းနဲ့ပဲလောကကြီးကနေထွက်ခွာသွားကြတာမဟုတ်ဘူးလားဒါဆိုရင်ဒီလမ်းကြောင်းကိုမိမိတို့လိုက်နေခြင်းဟာလူဘဝလူတန်ဘိုးကိုအကျိုးရှိရှိနဲ့အသုံးချနိုင်တဲ့လမ်းကိုရွေးချယ်ထားခြင်းဟုတ်တယ်လို့ဆိုနိုင်ပါမလားမဟုတ်ပါဘူးခင်ဗျဟုတ်ပြီဒါဆိုလို့ရှိရင်တဏမကုံသေးရင်တဏရဲ့အလိုကိုတော့ဖြည့်ဆည်းပေးနေကြရမှာမှန်တယ်ဒါပေမဲ့မိမိတို့အနေနဲ့ဉာဏ်ရှင်ပြီးတော့လှုပ်တဲ့လှုပ်ထိုက်တဲ့အပြစ်မဖြစ်နိုင်တဲ့သန္တာဓာတ်တွေကိုတော့ပဲဖြည့်စီပေးမယ်ဆိုရင်တော့မိမိတို့ရဲ့ဘဝဓာတ်တည်မှုလေးတွေဟာတန်ဖိုးရှိတဲ့ဘဝကလေးအဖြစ်နဲ့မပြောင်းလဲသွားနိုင်ဘူးလားဟုတ်ပါပါဘူး။ဟုတ်ပြီ။ဒါဆိုရင်ဒီနေ့တရားနာပြည့်စုံသူတော်ကောင်းအပေါင်းတွေဟာတဏှာရဲ့အလိုနိုင်ငံကိုလိုက်ပါနေတဲ့ပုဂ္ဂိုလ်ဒီအဖြစ်ကနေပြီးတော့အချိန်သက်တာရာရအောင်ပြုပြင်ပြောင်းလဲရေးလုပ်ကြမလားလို့ဥစဉ်ဒီနေ့ဒီနေရာကနေမေးရင်ဘယ်လိုပြေကြမလဲ။အဲအတန်လေးတွေကသိတိုးသွားပြီဟုတ်ပြီနော်တဏှာရဲ့အလိုနိုင်ငံကိုလှုပ်ရှင်တဲ့သန္တာကသိကြီးကြတယ်လို့ဝိသေတို့ကတော့သဘောပေါက်နေမိတယ်နော်ဒါပေမဲ့လူဘဝလူတန်ဘိုးကိုတန်ဘိုးရှိရှိနဲ့အသုံးချခြင်းကြတယ်ဆိုရင်တော့ဉာဏ်ရှင်ပြီးတော့ကြိုးစားကြပါမိမိတို့အနေနဲ့တဏှာကတောင်းဆိုသည်မဖြစ်စည်းသိနေရတဲ့ကျွန်ဘဝကနေလွတ်မြောက်ခြင်းနဲ့ဆိုရင်လည်းပဲမိမိတို့ရဲ့ဘဝနေထိုင်မှုပုံစံလေးတွေကိုကြောင်းပြကြပါလို့ဦးဇင်းတိုက်တွန်းပါတယ်နော်ဟုတ်ပြီဒီနေ့အားလုံးမနေ့မိုးလင်းကနေစပြီးညနေမိုးချုပ်နေဝင်ကြီးအချိန်ထိပေါ့ကြားပန်းခတ်လှူရှားနေကြတာကဘသူကခိုင်းစီလို့လုပ်ကန်နေကြရတာလဲအားလုံးပေါ့ဒီအကြိုက်ခြင်းကတော့မတူကြဘူးရူပါယုံအဲကိုသိနှစ်သက်တဲ့ပုဂ္ဂိုလ်များကရူပါယုံရရှိရတဲ့ဥတည်ပြီးသွားနေကြတယ်။တတ္တယုံကိုအလိုရှိတဲ့ပုဂ္ဂိုလ်တွေကလည်းတတ္တယုံအတွက်ဒီအာယုံကိုရရှိဖို့ရန်အတွက်ပြန်ပန်းခံတဲ့လှူရှားနေကြတယ်။ကောင်းမွန်တဲ့အနတ်တွေကိုခံလို့တဲ့ပုဂ္ဂိုလ်တွေကလည်းဒီအနတ်တွေအတွက်ကိုပဲမိမိတို့အားလုံးပြန်ပန်းခံလှူရှားနေကြရတယ်။ကောင်းမွန်တဲ့သတ္တယုံတွေကိုခံစားလို့တဲ့ပုဂ္ဂိုလ်တွေကောင်းမွန်တဲ့ဘောဓဘာယုံတွေကိုခံစားလို့တဲ့ပုဂ္ဂိုလ်တွေကလည်းပဲဒီအာယုံတွေကိုခံစားလို့တဲ့တဏှာသန္တာကိုပန်းတိုင်ပြုပြီးတော့အလုံးဟာလှုပ်ရှားနေကြရတာမဟုတ်ဘူးလားဟုတ်ပါဘူးခင်ဗျအလုံးဟာလှုပ်နဲ့မနဲ့မိုးလင်းကနေစမျက်နေနေဝင်ကြီးမိုးထုတ်တဲ့အသည့်မမောနိုင်မပန်းနိုင်လှုပ်ရှားနေကြရတာဟာပြန်စဉ်းစားကြည့်လိုက်ရင်တိတ်ကိုတဏှာကိုမကောင်းနေဘူးလားဟုတ်ပါဘူးခင်ဗျတဏှာခိုင်းတဲ့ညမိမိတို့ဟာကျိုင်းနေကြရတာမဟုတ်ဘူးလားတခါတည်းမှာမပြုတ်တဲ့မပြုတ်ထိုက်တဲ့အောက်ကုသူကံတွေကိုလည်းတဲ့သူတို့ခိုင်းတဲ့ညမိမိတို့မလုပ်ခဲ့ကြရဘူးလားလုပ်ဖို့ရန်အတွက်ဒုသားနေတဲ့ပုဂ္ဂိုလ်တွေလုံလက်တတ်သောပုဂ္ဂိုလ်တွေလည်းဒီတိတ်တတ်ထဲမှာရှိနေမယ်လို့ပြောရင်မမှန်ဘူးလားဒါဆိုလို့ရှိရင်မိမိတို့အနေနဲ့ဒါကိုကြော့နေသွားအောင်ယုံငိမ့်သွားအောင်တော့ငါတို့ဒုသားမှတော်မယ်လို့ဒီလိုအသိဉာဏ်ကလေးတွေကိုမိမိတို့အနေနဲ့ဝေမျှပြီးတော့ဒီလိုအသိဉာဏ်လေးတွေကိုမိမိတို့အနေနဲ့ဒီနေ့မှခိုင်ခန့်တဲ့ခိုင်ခန့်သွားအောင်တိဆောက်ပေးဖို့လေ့ကျင့်ပေးဖို့မကောင်းဘူးလားမှန်ပါတယ်ခင်ဗျဟုတ်ပြီဒါကြောင့်မို့ဒီနေ့ဒီလောကလုံးကိုကြည့်လိုက်မယ်ဆိုရင်ဒီလောကလုံးဟာအလိုပြည့်တဲ့သဘောရှိရဲ့လားမရှိပါဘူးခင်ဗျရောင်ရဲတဲ့သဘောကရှိကြရဲ့လားမရှိပါဘူးခင်ဗျအနေနဲ့မလုံလည်တော့ဘူးလားဟုတ်ပြီ။ဒါကြောင့်လေမြတ်စွာဘုရားရှင်ကဟိုမြစ်ကြီးမှာဗန္ဒာတမှာတရားလေးတစ်ခုဟောထားခဲ့ဘူးပါလေ။ဘာပြောသလဲ။ဘုနောလောကောအတိတ်တော်တနာတာတော်ဒီလိုမြတ်စွာဘုရားဟောတယ်။လောကောလောကသည်ဝ ဝါတတဝါပေါင်းသည်ဥနောအလိုမပြည့်ယုံလျောလေးသာနေ၏လောကတတဝါပေါင်းသည်အာတိတောရောင်ရဲမှုမရှိလောကတလောကလုံးသည်ဝါတတဝါပေါင်းတို့သည်သနာတာသောသနာဤသွန်သာဖြစ်၏ဟူ၍သတ္ထာလူနဲ့တို့ဤပြာမြတ်စွာဘုရားသည်ဝေါ်သာကရုဏာရှိသာမြတ်တာဖြင့်ဟောကြားတော်မူခဲ့ပါသည်တည်းသည
်
လောကကြီးဟာအလုံးမပြည့်ရုပ်ညွှန်ပြီးတော့နေကြတယ်လောကကြီးတစ်ခုလုံးလိုအပ်ချက်တွေနဲ့မဖြစ်နေဘူးလား ဒီလောကလုံးကြီးလိုက်မယ်ဆိုရင်ရောင်ရဲပြင်းတတ်တဲ့စိတ်ရှိကြရင်မိမိလိုချင်တဲ့ရာကိုရအောင်ရှာပြီးသွားပြီးရောင်ရင်းစင်နဲ့သွားကြရဲ့လားမိမိလိုချင်တဲ့ရာကိုရပြီးတဲ့နောက်မှာနောက်တစ်ခုထပ်ပြီးတော့လိုချင်တဲ့စိတ်အတွက်မိမိတို့ထပ်ပြီးတော့လိုက်လံရှာဖွေပြီးတော့မဖြစ်ပြီးပြေးကြရဘူးလ
ား
မိမိတို့လိုချင်တာရပြီးဆိုရင်မိမိတို့ရဲ့ဤပါအတွက်မိမိတို့ရဲ့သားသမီးအတွက်မိမိတို့ရဲ့မောင်နှမအတွက်မိမိတို့ရဲ့ဇင်မျိုးအတိုင်းဝိုင်းအတွက်ဆိုတဲ့လိုချင်နေတဲ့စိတ်ဓာတ်တွေကတဖန်ဖွားနေအပေါ်ပေါက်နေကြဘူးလား ဟုတ်ပြီဒါဆိုလို့ရှိရင်ဒီလောကလုံးဟာသနာဒါသလို့ခေါ်တဲ့သနာရဲ့ကြီးကျယ်နေမဖြစ်နေကြဘူးလ
ား
သနာရဲ့အလိုနိုင်ငံကိုလိုက်ပါပြီးတော့သနာရဲ့ဆဲဆောင်မှုသနာရဲ့စဲငင်မှုကိုခံနေကြရတဲ့တတ္တဝါတွေဟာပင်ပန်းခြင်းကြီးစွာဖြစ်နေကြတယ်လို့ပြောမယ်ဆိုရင်ပြောလို့မရဘူးလားမိမိတို့ဟာသင်ရဲ့ပြန်မှန်းနေကြတဲ့ပုဂ္ဂိုလ်တွေလားသမ်းတာနေကြတဲ့ပုဂ္ဂိုလ်တွေလားဒါဆိုလို့ရှိရင်မြတ်စွာဘုရားရှင်နေနဲ့လောကမှာတောင်ရပွဲတွေကိုခံစားခဲ့တယ်ဆိုတာကသနာရဲ့သိငင်မှုကိုခံခဲ့ရတာမဟုတ်ဘူးလားဘုရားလောင်းတော်ဘုရားသိတ္တတမင်းသားဘုရားမှာအတုမရှိတဲ့မင်းစည်းစိမ်ကိုမခံစားသေးခင်မှာပေါ့ဒီစိတ်မင်းစည်းစိမ်ကိုခံစားနေတဲ့အချိန်ကိုပြန်ကြည့်လိုက်ရင်ဒနာရဲ့ဆဲဆောင်မှုဒနာရဲ့စိတ်ငြိမ်မှုဒနာရဲ့အလိုနိုင်ငံလို့ခေါ်တဲ့ဒနာရဲ့ကြည်ကျွန်အဖြစ်နဲ့ဘဝကိုရပ်တည်ခဲ့ရတာမဟုတ်ဘူးလားအဲ့ဒီလိုရပ်တည်ခဲ့တဲ့အချိန်ကိုအတ္တဒါလို့ခေါ်တဲ့တာယာပွဲနဲ့နေထိုင်နေတဲ့အချိန်လို့ခေါ်တယ်အဲ့ဒီတာယာပွဲဒီနောက်မှာဦးသိန်းဒီနေ့ဟောသားတဲ့တရားတော်ကိုကြည့်လိုက်ရင်ဒနာရဲ့နောက်ကိုမိမိတို့ဟာလိုက်ပါပြီးနေကြရတဲ့အဖြစ်ကြောင့်သင်ရဲ့ပင်ပန်းနှံ့ကြီးမရှိညုံနံပင်ပန်းနေစားရတဲ့မိမိတို့ဘဝဟာအပြည့်နဲ့တကွမဖြစ်နေကြဘူးလ
ား
ဒါဆိုလို့ရှိရင်သာယာဘွေဒီအနောက်မှာကအာဒီနဝလို့ခေါ်တဲ့အပြည့်တွေကစိတ်မများနေဘူးလ
ား
မိမိတို့လိုချင်တဲ့အာယုန်တွေအတွက်ရှားဖွေနေတဲ့ကာလလေးတွေမှာမကောင်းမှုအကုသိုလ်တွေကိုလည်းမိမိတို့ဟာမပြုဖြစ်ကြဘူးလားကောင်းမှုတွေကိုလည်းပြုဖြစ်ကြတာတော့ရှိတယ်ပေါ့ကောင်းခြင်းနဲ့မကောင်းခြင်းတွေဟာပို့ပြီးတော့လုံနိုင်ခွင့်လုံခွင့်ဆိုတာကမကောင်းခြင်းတွေကပို့ပြီးတော့လုံခွင့်မရနိုင်ကြဘူးလားပါပသမိရမတိမနောလို့ခေါ်တဲ့အတိုင်းပဲစိတ်ဟာမကောင်းမှုမှမွေ့လျော်တဲ့အတွက်ကာယကံမှုဝစီကံမှုဆိုတဲ့ဒီမှုနှစ်ခုဟာမနောကံကနေပြီးတော့တိုက်တွန်းတဲ့အတွက်ဖြစ်လာတာမဟုတ်ဘူးလားစိတ်ဟာမကောင်းမှုမှမွေ့လျော်တတ်တဲ့အတွက်ကြောင့်ကာယကံမှုဝစီကံမှုတွေကိုဖြစ်ပေါ်စေတဲ့ကံကိုကြည့်လိုက်ရင်မကောင်းတဲ့ကံတွေကပုံမများကြဘူးလားမိမိတို့လိုချင်တဲ့အာယုံအတွက်မိမိတို့လုံခြုံနေခဲ့ကြရတဲ့ကုသိုလ်ကံအကုသိုလ်ကံတစ်ခုမှပြန်ကြည့်လိုက်ရင်အကုသိုလ်ကံတွေကအလုံးအုံများမြုံလာတဲ့အတွေ့ဒီနေ့တရားတော်မှာအပေါင်းတော်ကောင်းတို့တွင်အနေနဲ့ဒီဘဝဒီဆုံးကံဒီအချိန်လို့ခေါ်တဲ့ဘန္တာတဏ္ဏသောသောတဲ့အချိန်မှာအဲ့ဒီအကုသိုလ်ကံတွေကအကျိုးပေးကြပြီဆိုတဲ့အခါမှာဒီဘဝနတ်ဘဝဆိုတာပြန်လည်ပြီးရရှိကြပါတော့မလား ဒီဘဝကိုရကြပါလေအပယ်လေးဘုံကိုရကြမှာဖြစ်တယ်မိမိတို့အနေနဲ့အပယ်လေးဘုံကိုသွားလို့ရတဲ့ပုဂ္ဂိုလ်တရားနာပိဋကထဲမှာရှိရဲ့လ
ား
မရှိကြဘူးဒါပေမဲ့ဇဏရဲ့အလိုနိုင်ငံတို့လိုက်ပါပြီးနေထိုင်ခဲ့ကြရတယ်နေထိုင်နေကြတယ်နေထိုင်နေကြတော့မိမိတို့တွေဟာအာဟုသောကံတွေကိုများစွာထူထောင်ခွင့်ရကြတဲ့အတွက်ကြောင့်မို့အပင်လေးဘုံကိုရရပါလို့ဤဆိုတဲ့တူတောင်းမှုကိုမပြုတ်တော်ကြလည်းပဲအပင်လေးဘုံကိုတောင်းရပါလို့ဤဆိုတဲ့
干锅啤酒酒厂啤脸的啤脸的这叫我们都当中年龄的当然没不够的后家不啦秘密的你的秘密的也不忘不但不是几年都查见家的但不是几年也几年家的秘密的也不忘不就是几年秘密的个是从今天的这不忘的这不忘这咋的这咋你妈的不忘的一个也是让今天的都露心咪咪路哥哥咪咪路在哪家的所以到咪咪路奶奶婆婆奶奶母南江谷南中南里关把一地奶奶啊可以南谷一下差地的就两地地将来这部无声奶奶的这些真的阿龙那边就变帮将来也都讲的好不啦好比你婆婆嘛一下往楼南上也到因为咱咱不是的婆婆里的谷这段家里面特别面地不旺嘛，不能来白露吸引那边。今天地露地还没有过，南家贵家来的啊，这叫地露露天的啊，就是是不旺过偏单天的，他看个里里哈。这偏天的，人得的人哪的天家的，你比如你呢，南家半个月前来的啊，早朝半个下起没出来过了。人家家生意第二条的一个，你哪哪有？那咱南家里的那嘛，无非都你那家了。多宝哪里会你要去哪里对账目把你出给的不过的过来呗我把账目过就是是都下自留的三大账的你们都也我把满过地方无声里面弟弟阿古后亚的后亚那边去打的今天你呢你们有你呢弟弟阿古南家贵家的看吗你们都你呢不把南江古江界没收的三大账的去过哪里收音都收不去账的绝对不收到过秘密的你呢爷爷问我呢为什么收的他爸爸不他敢就比如秘密的你呢就算阿舅讲不对吧呢就不用再装吧呢好比大丈夫不见得如果我路程不够就像谁的这样子之类的看吗但那时候的路程这么不这样子不这样子啦秘密路也不忘过，都在的在，都在哦。阿龙家的刘先生的刘教你慢慢步啦。特别没秘密路，不忘过也是他的姑姑娘。老家走的，老家几个，皮包子的，第二的那都忘过也是他的姑姑娘。第二的那个也是真姑个，在哪里？刘三那里皮包哪里对着？你们都也不忘咱不够是昂就成到娘那边你们都也不忘过咱不是是呢啊东厂搬过走到个这老家都马西的在这话里没有几家不等那夜那个车不我要逼着等那夜这种的一片那边那边当街不忘让你撒逼着到时候你问一声几个我把咱丈夫给公龙这边了啊就没断的我把咱丈夫给试试啊都没差没来打呼今天啊在几点这样拿被子对啊在来来几点这样拿被子对啊在啊没年年月月几点不够的那边你们这边我把咱丈夫给就试试的都差没出现了你们这边我把两张给你给将给丈夫留笔将不然请他小喜拉笔教美声音教留给阿布拉好比他丈夫不见留你呢我把牙齿真熟的丈夫我把牙齿真熟的你咋拉过将给现在这丈夫不见来的不见也我把你财务工商过将别开钱打七八的不是你你你别拿地带车嘛不是你这边对那个心里下的路地下发的不是你不忘你财务风山不如风山西给的说他不你你别拿地带车嘛不是你这边的车的不够面的这边的你在你的不够的阿龙地震的老地上发吧不是你不忘如老家的嘛你才给的新东家的呗如果我不但不是信念离开他吧呗今天这边的阿龙那边无论还有没有人的你的心中感无论不好 အာကြောင့်အာကြနေတဲ့ပုဂ္ဂိုလ်ကြီးများစွာရှိခဲ့ကြပါပါအဲ့ဒီလိုဘုရားကငါတို့ရအောင်ကြိုးစားမယ်ဆိုတဲ့ဒီမှန်ချက်တွေထားပြီးတော့ကြိုးစားနေတဲ့ပုဂ္ဂိုလ်တွေလည်းပဲဒီလောကဒီသံဃာပိဋကတ်ထဲမှာပါဝင်ခဲ့မယ်ပါဝင်နေမယ်ပါဝင်လက်တ်ဖြစ်လိမ့်မယ်လို့ဉာဏ်သဘောပေါက်တယ်တန်ဖိုးရှိတဲ့ဘဝနေထိုင်မှုဘုံတန်နဲ့နေထိုင်ခဲ့တော်ကြလေပဲအများကျိုးကိုရက်ဆောင်ခွင့်ဆိုတဲ့ဘဝတခုကိုရရှိခဲ့တော်ကြလေပဲတကယ်တန်ဖိုးရှိတဲ့ဘဝတခုမဟုတ်သေးဘူးလို့တစနဲ့တစလာပြီလာတဲ့အတွက်ကြောင့်ဦးစင်းကတော့ရခဲ့တဲ့ဘဝလေးကိုရခဲ့တဲ့အဖြစ်လေးတွေနဲ့ရခဲ့တဲ့အသိဉာဏ်လေးတွေကိုရရှိဖို့ရန်အတွက်မိမိရဲ့ဘဝလမ်းကြောင်းကိုလမ်းဆုံးလမ်းကမှာရည်တည်ခွင့်ရခဲ့တဲ့လူတယောက်ပြီးပြီးပဲလူသားတန်ဖိုးကိုလူဘဝတန်ဖိုးကိုအကျိုးရှိရှိနဲ့ရည်စေနိုင်ခွင့်ရရှိခဲ့ပြီလို့ဒီနေ့တရားနာပိဋကကိုပြောမယ်ဆိုရင်ပြောနိုင်တဲ့တတိတွေဦးစင်းတို့ကရှိနေပြီဒီနေ့တရားနာပိဋကတွင်နေလဲတဲ့ပဲဦးစင်းတို့နောက်ကိုထက်ချက်မကွာလက်ရမယ်လို့တော့မပြောလို့ပါဘူးလိုက်နေနေဆိုရင်တော့လိုက်ဖို့စိတ်တွန်းပါတယ်မလိုက်နေသေးဘူးဆိုရင်ပေါ့လုံလုံလည်လျာကြီးမိမိတို့အနေနဲ့မကြိုးစားနိုင်သေးဘူးမဆွတ်လို့နိုင်သေးဘူးဆိုရင်တော့တဏှာဓာတ်တွေကိုသစတဲ့သစနေတဲ့နေတော့အောင်လုပ်နိုင်တဲ့နိက္ခမဓက္ခံကိုတော့မိမိတို့အနေနဲ့ဝေးယူပေးဖို့မလိုဘူးလားမလိုပါဘူးခင်ဗျာနိက္ခမဓက္ခံဆိုတာကတဏိနိက္ခမပါရမီဆိုတာကတောထက်ရဟန်းပြုခြင်းကိုပြောတာပဲဒါမှမဟုတ်နောက်တစ်မျိုးပြောမယ်ဆိုရင်ပေါ့တက်မဲ့ခွဲအာယုန်တွေမှရှောင်ခွာပြီးတော့နေတိုင်းခြင်းကိုလည်းနိက္ခမဓက္ခံနိက္ခမပါရမီကိုဖြစ်တဲ့လို့ခေါ်တယ်။ဒီနေ့လူလောကကြီးတွေမှာနေထိုင်ကြတဲ့ပုဂ္ဂိုလ်တွေဟာတက်မဲ့ဘွယ်အာယုန်တွေဓာတ်ထဲမှာနေထိုင်နေကြရတဲ့ပုဂ္ဂိုလ်တွေမဟုတ်ကြဘူးလား။မှန်ပါပါဗျာ။အာယုန်တွေကဆဲဆောင်နေတဲ့အတွက်မိမိတို့ရရှိထားတဲ့အကျဉ်းချုပ်တွေကလည်းတဏှာဓာတ်တွေရရှိထားတဲ့အတွက်ဒီအာယုန်တွေရှိနေရင်ဒီတဏှာဓာတ်ကမဆွဲငင်နေဘူးလား။မှန်ပါပါ။ဆွဲငင်နေတဲ့အခါကျတော့တဲ့မဲ့ဘွယ်အာယုံတွေကနေပြီးတော့ရှောင်ခွာဖို့ဆိုတာကဒီလိုမျိုးကာမဂုဏ်အာယုံတွေထူပြောင်းနေတဲ့မျိုးကြီးတာကြီးတွေထဲမှာနေထိုင်ပြီးတော့နိက္ခမဓက္ခံကိုဖြည့်ဆည်းဖို့ရန်အတွက်နေပါမလားဟုတ်ပြီဒါကြောင့်မို့တောထက်ယဟန်မပြုနိုင်သေးဘူးဆိုရင်တောထက်ပြီးတော့ဒီလရှင်မို့နိုင်သေးဘူးဆိုရင်မိမိတို့အနေနဲ့မိမိတို့ရဲ့ဘဝကိုတန်ဖိုးရှိရှိနဲ့ဂုံလုံးပြင်နိုင်ဖို့ရန်အတွက်တံဘိုးရှိတဲ့ကာမဂုဏ်ကနေထမြောက်ကြောင်းကိလေသာကာမတို့ကနေရှောင်ခွာကြောင်းဖြစ်တဲ့တရားစခန်းတွေကိုတရားဝင်ပြီးတော့တရားအားထုတ်ဖို့ရန်ကြိုးစားကြခြင်းဟာလူဘဝလူတံဘိုးကိုတံဘိုးရှိရှိနဲ့အသုံးချခြင်းလို့ပြောမယ်ဆိုရင်မမှန်ဘူးလားမှန်ပါဘူးဗျာဒါဆိုလို့ရှိရင်အဲ့ဒီလမ်းကြောင်းကိုမိမိတို့ဟာရခဲ့တဲ့ဘဝကိုရရှိထားတဲ့လူများပြီးပြီးတံဘိုးရှိတဲ့ဘဝကိုတန်ဖိုးရှိတဲ့ဘဝကလေးဖြစ်အောင်ပြုပြင်ပေးလို့တဲ့တန်တတ်သက်တွေရှိနေတဲ့လူများပြီးပြီးရွေးချယ်ပြီးတော့အချိန်လေးပေးပြီးစူးစမ်းဖို့မလိုဘူးလားမှန်ပါပါဘုရားအလုံးလေးတွေစူးစမ်းကြမယ်လို့ဦးစင်းတို့ယုံကြည်မိပါတယ်အလုံးစူးစမ်းကြမယ်မဟုတ်ဘူးလားမှန်ပါပါဘုရားဟုတ်ပြီဟုတ်ပြီစူးစမ်းနေတဲ့ပုဂ္ဂိုလ်တွေကလည်းပဲမိမိတို့ရဲ့စူးစမ်းမှုတွေကိုထပ်ပြီးတော့တစ်ဆင့်တည်းတစ်ဆင့်မြင့်မြင့်ပြီးတော့သွားအောင်ပို့ပြီးတော့အားထုတ်ပေးပါ။မှန်ပါဗျာ။မကြိုးစားရသေးတဲ့ပုဂ္ဂိုလ်တွေကလည်းကြိုးစားဖို့ရန်အတွက်မိမိတို့စတင်ပြီးတော့အားထုတ်ကြပါ။မိမိတို့အသိဉာဏ်တွေနည်းနေတဲ့ပုဂ္ဂိုလ်တွေဟာလည်းအသိဉာဏ်စတင်ပြီးပြင်းလင်းလာကြပြီဖြစ်တဲ့အတွက်မိမိတို့ရဲ့ဘဝကလေးတွေကိုတန်ဖိုးရှိရှိနဲ့ရွေးချယ်ပြီးတော့တန်ဖိုးရှိရှိနဲ့ရှောက်လန်းတဲ့ဘဝလေးတစ်ခုဖြစ်အောင်ကြိုးစားပေးကြပါလို့ဦးစင်းတိုက်တွန်းပါတယ်နော်။ဟုတ်ပြီဒါဆိုရင်လူဘဝလူတန်ဖိုးကိုရုပ်လျှော့စေအောင်ပြုနေတဲ့ထဲလေနေတဲ့တဏှာကိုရုပ်လျှော့သွားအောင်ပြတ်ပြုံးသွားအောင်ချုပ်ဆုံးသွားအောင်လုပ်ရမယ်တန်ဖိုးဟာလူဘဝလူတန်ဖိုးကိုတန်ဖိုးအရှိဆုံးအတုံးချတဲ့ပုဂ္ဂိုလ်များမှာဘဝရရှိခြင်းနဲ့အတူရှိနေတဲ့တန်ဖိုးရှိနေတဲ့တန်ဖိုးတစ်ရက်ပဲဖြစ်ပါလေဒီတန်ဖိုးကိုမိမိတို့သိပါမှသာလျင်မိမိတို့ရရှိထားတဲ့ဘဝဟာတန်ဖိုးရှိတဲ့ဘဝဖြစ်မှာဖြစ်ပါတယ်เนาะဟုတ်ပြီနောက်တစ်ခုတန်ဖိုးရှိတဲ့ဘဝကို ပရိသေရိကံကကွဲပြားအောင်လုပ်ပေးပါလေပရိသေရိကံကဘလို့မိမိတို့ရဲ့တန်ဖိုးရှိတယ်ဘဝမိမိတို့ရဲ့ဘဝကိုဘလို့တန်ဖိုးတွေကွဲပြားသွားအောင်ခွဲပြားပေးသလဲကွဲပြားသွားအောင်ပြည့်လို့ပေးသလဲဒီပိုင်းလေးကိုမိမိတို့အနေနဲ့သဘောပေါက်ဖို့လည်းသိရေးကြီးတယ်ဒါကဓမ္မဒါလေးမိမိတို့ရဲ့ဒီပြည့်စုံဘံဘဝလေးကိုမိမိတို့ဤမှန်လမ်းမှန်တဲ့ဖြစ်ခြင်းတွင်ရရှိကြမှာဖြစ်ပါလေမိမိတို့ဘဝတစ်ခုရလာတဲ့အခါမှာဒီဟိတ်ပရိသေနေတယ်ဒီဟိတ်ပရိသေနဲ့ပရိသေရရှိလာကြတယ်အဟိတ်ပရိသေနဲ့ပရိသေကြီးလာကြတယ်ဆိုတဲ့သကလုံးလေးတွေကိုမသာပူကြဘူးလားဟုတ်ပြီဒါဟာမိမိတို့ရဲ့ဘဝတန်ဖိုးကိုကွဲပြားစေတဲ့ပရိသေအကျိုးတွေပဲဒါတွေကိုသိရှိမယ်ဆိုလို့ရှိရင်မိမိတို့ရဲ့အတိတ်ကဘယ်လိုမျိုးကံတွေကိုထီကောင်ခဲ့လို့မိမိတို့ဟာဒီဘဝမှာဘယ်လိုပရိသေနဲ့ဘဝရရှိလာတယ်ဆိုတာကိုလည်းမိမိတို့အနေနဲ့သင်ခြင်းခွင့်သုံးသပ်ခွင့်ရရှိကြမှာဖြစ်သလိုမိမိတို့ဒီဘဝထူထောင်တဲ့ကံကလေးတွေကိုလည်းပဲမိမိတို့လိုချင်တဲ့ပရိသေကံဖြစ်စီရဲ့အတွက်ကိုပြုပြင်ပြောင်းလဲပေးနိုင်ကြမှာဖြစ်တဲ့အတွက်လူဘဝလူတန်ဖိုးတွေဟာကံတွေကိုပြုပြင်ပြောင်းလဲပေးလိုက်မယ်ဆိုလို့ရှိရင်မပြောင်းလဲသွားနိုင်ဘူးလားဟုတ်ပြီဒီနေ့ဒီပရိသေနေလာကြတယ်ဆိုတာကဒီတရားကိုစတဲ့ဒီမှာဦးစင်းပြောခဲ့တဲ့အတိုင်းပဲမိမိတို့ကြီးခဲ့တဲ့အတိတ်ဘဝဒီကာလဒီမှာကုသိုလ်ကံအာယုံကိုအာယုံပြုခဲ့ကြတဲ့အတွက်ကြောင့်ဘူဘဝကိုတွေ့တာတက်မဲ့နေတဲ့ဒနာကဆံရံထားတဲ့အတွက်ကြောင့်ဘူမိခင်ဝန်ထဲမှာပရိသေကြီးခြင်းဆိုတဲ့အကျိုးရလဒ်ကိုရရှိလာခဲ့ကြတာပဲဖြစ်ပါတယ်အဲ့ဒီမိမိတို့ဒီကံဤအချိန်မှာယူလိုက်တဲ့ကံကိုထူထောင်ခဲ့တဲ့အတိတ်ဘဝကာလတစ်ခုတစ်ခုမှာပေါ့မိမိတို့အဲ့ဒီကံကိုထူထောင်နေတဲ့အချိန်မှာကံကံဤအကျိုးကိုယုံကြည်တဲ့စိတ်ကိုခြေခံပြီးတော့ကုသိုလ်ကံကိုပြုတယ်အဲ့ဒီကုသိုလ်ကံကိုမပြုခင်မှာပုပ္ပစေတနာဆိုတဲ့ကုသိုလ်ကံမပြုခင်မှာဖြစ်ပေါ်နေတဲ့ဝန္တာနေတဲ့စိတ်တွေမရှိကြဘူးလားမရှိပါဘူးခင်ဗျဟုတ်ပြီပြုပြီးတဲ့နောက်မှာလည်းပဲပရစေတနာလို့ခေါ်တဲ့ဒီကုသိုလ်နဲ့ပတ်သက်ပြီးပြန်လဲတွေးလိုက်တိုင်းမှာဝန်တာပီတိတွေဖြစ်နေတဲ့စိတ်တွေလည်းမဖြစ်နေကြဘူးလားဟုတ်ပြီကံကံဤအကျိုးကိုယုံကြည်တဲ့ကမ္မသက္ကတာသမာဓိတိဆိုတဲ့ဉာဏ်နဲ့ရှင်းနောက်မှာကုသိုလ်ကံတွေကိုဆံရံပြီးပြုလိုက်တဲ့ဒီကုသိုလ်ကံကဒီကံဤမှာအကျိုးပေးလိုက်ပြီးဆိုရင်တော့အဲ့ဒီကံကအကျိုးပေးလို့မိခင်ဝန်ထဲမှာပရိသေတည်လာတဲ့ပုဂ္ဂိုလ်ဟာဒီဟိတ်ပရိသေနဲ့ပရိသေဒီလာတဲ့ပုဂ္ဂိုလ်တွေပုဂ္ဂိုလ်လို့ခေါ်ပါတယ်ဒီဟိတ်ပရိသေနဲ့ဒီလာတဲ့ပုဂ္ဂိုလ်ဆိုတာကဉာဏ်ရှင်ပြီးတော့ပရိသေဒီလာတဲ့ပုဂ္ဂိုလ်လို့ခေါ်ပါတယ်ဒီနည်းပြောရင်အလောဘအဒေါသအမောဟဆိုတဲ့ဒီစေတသိက်တွေနဲ့မိမိတို့ဟာဘဝကိုရရှိလာတယ်လို့ခေါ်တယ်နောက်တစ်ခုတချို့ပုဂ္ဂိုလ်များကုသိုလ်ကောင်းမှုကိုပြုတဲ့အခါမှာကံကံ၏အကျိုးကိုယုံကြည်တဲ့ကမ္မတက္ကရာသမာဓိရှိကတော့မိမိတို့မှာသင်္ချာရှိနေကြတယ်။ဒါပေမဲ့ဒီကုသိုလ်ကံကိုမပြုခင်လေးမှာမိမိတို့ရဲ့စိတ်တွေကမတည်နေနေကြဘူး။လောဘတွေဖြစ်နေတယ်၊ဒေါသတွေဖြစ်နေတယ်။ကြောပါခြင်းနဲ့စိတ်တွေကရှိနေကြတယ်။ဒီကုသိုလ်ကံကိုပြုပြီးတဲ့နောက်မှာလည်းပဲကြောပါလို့တဲ့လောဘစိတ်တွေရှိနေတယ်။ဒီကုသိုလ်နဲ့ပတ်သက်ပြီးတော့ပြုမိလိုက်တယ်၊လိုက်မိပြုမိလိုက်တာကတော့မာနရဲ့ဆိုတဲ့နောင်တရားတွေကလည်းဖြစ်နေတယ်။ဒီလိုမျိုးအကုသိုလ်ကံတွေဆံရံထားလို့ရှိရင်တော့ဒီကုသိုလ်ကံဟာမြတ်တဲ့တိဟိတ်ပရိသေမဟုတ်တော့ဘဲနဲ့တိဟိတ်ဩမကပုဂ္ဂိုလ်တိဩမကကံကိုပြုစုပြောထောင်တဲ့ပုဂ္ဂိုလ်ဖြစ်သွားပါလေဒီလိုကံကမိမိတို့ရဲ့ဒေဂာနိဒီမထင်လို့ဒီကံကိုအာယုံယူပြီးတော့ပရိသေကြီးလာတဲ့ပုဂ္ဂိုလ်တွေဟာတိဟိတ်ပရိသေလို့ခေါ်တဲ့ဉာဏ်မရှင်ဘဲနဲ့ဉာဏ်မပါဘဲနဲ့ဘဝရရှိလာတယ်လို့ခေါ်ပါတယ်။ဟုတ်ပြီ။နောက်ပုဂ္ဂိုလ်တစ်မျိုးရှိတယ်။ကလေးသူငယ်တွေကုသိုလ်ဒါနပြုတဲ့အခါမှာဖြစ်တဲ့ပုံစံမျိုးပေါ့။ကုသိုလ်ကောင်းမှုရဲ့အကျိုးကိုကောင်းစွာနားမလည်ဘူး။ကံကံဤအကျိုးကိုနားလေတဲ့စိတ်မရှိဘူး။အဲ့လိုစိတ်မရှိတော့ညာလေပဲ အဲ့ဒီကံရဲ့အရှိနဲ့နောက်မှာဝန်တန်းတသာဖြစ်နေတဲ့စိတ်တွေကဆံရံထားတယ်။အဲ့လိုဆံရံထားတဲ့ကုသိုလ်ကံကိုတော့ဒွိဟိတ်ပရိသေကိုအကျိုးပေးနိုင်တဲ့ကံလို့ခေါ်ပါတယ်။ဒီလိုပရိသေဒီလိုကံကဒီကံလေးအချိန်မှအကျိုးပေးခဲ့ပြီဆိုရင်တော့မိမိတို့ရဲ့ပရိသေစိတ်ဟာလည်းပဲဒွိဟိတ်ပရိသေကိုရရှိလာတဲ့ပုဂ္ဂိုလ်အလောဘအဒေါသနှစ်ခုကြီးတာရှင်နေတဲ့ပရိသေလို့ခေါ်ပါတယ်တခါတချို့သောပုဂ္ဂိုလ်များကတော့ဟိတ်တပါးမှမရှင်သေးနဲ့ဘဝရရှိလာကြတယ်ဒီလိုပုဂ္ဂိုလ်တွေကတော့လောကကြီးမှာအလွန်တရာနေပါပါတယ်မွေးလာကလေးကကန်းနေတဲ့ပုဂ္ဂိုလ်တွေမွေးလာကလေးကအနေတဲ့ပုဂ္ဂိုလ်တွေမွေးလာကလေးကခန္ဓာကိုယ်ကမပြည့်စုံပဲချွတ်ရင်းနေတဲ့ပုဂ္ဂိုလ်တွေပေါ့ဒီလိုပုဂ္ဂိုလ်တွေဟာအများအားဖြင့်တော့အဟိတ်ပရိသေနဲ့ပရိသေကြီးလာတဲ့ပုဂ္ဂိုလ်တွေပဲဖြစ်ကြပါတယ်ဒီလိုတိဟိတ်ပရိသေတိဟိတ်ပရိသေအဟိတ်ပရိသေဆိုတဲ့ပရိသေကံတွေကလူဘဝတန်ဖိုးကိုခွဲခြားဖြစ်တဲ့အကြောင်းရင်းထဲမှာလည်းပါနေတယ်ဒါကြောင့်မို့ဒီလိုတိဟိတ်အဟိတ်ပရိသေတွေရဲ့ခွဲပြားမှုကိုဒကာဒကာမအနေနဲ့နားလည်မယ်ဆိုလို့ရှိရင်မိမိတို့ရဲ့ဒီနေ့ပြစ်စုံဘဝလေးကိုအကျိုးရှိရှိနဲ့ပို့ပြီးတော့အတုံးချနိုင်ကြမယ်လွတ်ဆောင်နိုင်ကြမယ်ဖြစ်တယ်ဒါကြောင့်မို့မိမိတို့အနေနဲ့တိဟိတ်တရေတရေနဲ့အကျိုးပေးခြင်းနဲ့ဆိုလို့ရှိရင်တော့ကံကံရဲ့အကျိုးကိုယုံကြည်တဲ့စိတ်နဲ့ကုသိုလ်ကံတွေကိုပြုပြထောင်ဖို့လိုတယ်။မိမိတို့ရဲ့ကံကံရဲ့အကျိုးကိုယုံကြည်တဲ့စိတ်နဲ့ပြုတဲ့ကုသိုလ်ကံတွေရဲ့အရှင်းတော့မှလည်းပဲဝမ်းပန်းတသာဖြစ်နေတဲ့စိတ်တွေနဲ့ဆံရံထားပြီးဖို့မလိုဘူးလား။မှန်ပါဗျာ။ဒါဆိုလို့ရှိရင်မိမိတို့အနေနဲ့ကုသိုလ်ကံတော့ပြုတယ်။ကံကံရဲ့အကျိုးတရားကိုယုံကြည်တဲ့ကုသိုလ်ကံပြုရင်ကုသိုလ်ကံရဲ့အကျိုးဆက်ကိုမိမိတို့ခံစားရမယ်ဆိုတဲ့ကံကံရဲ့အကျိုးကိုယုံကြည်တဲ့စိတ်တော်ရှိနေတယ်။ဒါပေမဲ့ဒီကုသိုလ်ကံရဲ့ရှင်းနောက်မှာအကုသိုလ်ကံတွေကဆံရံထားကြတယ်ဆိုလို့ရှိရင်မိမိတို့သိဟိတ်ပရိသေတွေနဲ့ပရိသေတွေနေတင်တော်ညာလေးပဲဒီဟိတ်ပရိသေတွေနဲ့ပရိသေတွေနေလာကြမှာဖြစ်ပါတယ်နော်။ဒါဆိုလို့ရှိရင်မိမိတို့အနေနဲ့သိဟိတ်ပရိသေတွေပရိသေတွေကိုနေတင်တယ်ဆိုရင်တော့မိမိတို့ရဲ့ကုသိုလ်ကံတွေကိုပြုစုပြောင်းထောင်တဲ့အခါမှာမိမိတို့ကိုယ်ကိုမိမိတို့အနေနဲ့မမှန်ကန်ကန်နဲ့စလုံးသွင်းတတ်ဖို့ပြုစုပြောင်းထောင်ပေးဖို့လေ့ကျင့်ပေးဖို့မလိုဘူးလားမ
ှန်ပါ
ဗျာဟုတ်ပြီဒါကြောင့်မို့ဘယ်လိုမျိုးဒီပရိသေတိကံတွေကဘဝတန်ဖိုးကိုခွဲခြားသိနေသလဲလို့ပြောမယ်ဆိုရင်ပေါ့မြတ်စွာဘုရားရှင်ဘုရားဖြစ်တော်မူပြီးတဲ့နောက်မှာဝိသေသူဝိမု ക്തി ဆန္ဒလို့ခေါ်တဲ့အရဟတဖို့ဆန္ဒကိုခံစားပြီးတဲ့နောက်မှာမိမိထိုးထွင်းသိတဲ့တရားတော်တွေဟာခက်ခဲရင်းရင်းနဲ့ထိုးထွင်းပြီးတော့သိလာရတဲ့တရားတော်တွေဖြစ်တဲ့အတွက်တရားမဟုတ်တော့ဘူးလို့ဒီလိုစိတ်ကြံစီမဖြစ်ခဲ့ဘူးလားဖြစ်ခဲ့တယ်ဒီစိတ်ကြံစီကိုသိတဲ့အတွက်တန်တတိဓမ္မာကနေပြီးတော့ဓမ္မပြီကနေဓမ္မပြီကနေလူပြီကိုဆဲလာပြီးတော့မြတ်စွာဘုရားလောကကြီးမှာမြတ်စွာဘုရားထိုးထွင်းသိတဲ့တရားတော်တွေကိုတိနိုင်သွမ်းတဲ့ကိလေသာနည်းတဲ့ပုဂ္ဂိုလ်တွေလောကမှာရှိကြပါတယ်။ဉာဏ်ဉာဏ်မှာကိလေသာမျိုးတွေနည်းနေတဲ့ပုဂ္ဂိုလ်တွေလောကမှာသင်္ခါရှိနေကြပါတယ်။ယသောပြချင်းတရားမဟုတ်ဘူးဆိုလို့ရှိရင်ဒီပုဂ္ဂိုလ်တွေဟာသုံးရှုံးခြင်းကြီးစွာဖြစ်ကြပါတော့မယ်ယသောပြ။ယသောပြတရားဟောတော်မူပါလို့သုံးချိန်တိုင်းတိုင်းယသောပြချင်းကိုစောက်ထားတဲ့အတွက်ကြောင့်တတိယအရင်ကြောင့်တော့လက်စာပြခြင်းလည်းပဲတရားဟောမယ်ဆိုတဲ့စိတ်ကိုဖြစ်စေပြီးတော့တရားကိုဟောကြားခြင်းဆိုတဲ့အာထုမှုကိုတစားတစား45ပါးပတ်လုံးကြိုးစားအထုခဲ့တာမဟုတ်ဘူးလားဟုတ်ပြီအဲ့လိုတရားဟောကြားမှုကိုပြုမယ်ဆိုတဲ့အချိန်မှာမြတ်စွာဘုရားဗာမိတယ်လေဗာပြခြင်းနိဗ္ဗာန်ဆိုတဲ့တရားကြီးကိုဖွင့်လှစ်လိုက်ပါပြီတရားဆိုတဲ့ဒီယတနာနှစ်ပါးပေါ်မှာယုံကြည်မှုဆိုတဲ့တတ္တတရားကိုသင်တို့သင်ရှားပြကြပြီတော့လို့ဒီလိုမြတ်စွာဘုရားရှင်ဂါထာလေးနဲ့မိတူခဲ့တာဖြစ်ပါလေ။နိဗ္ဗာန်ဆိုတဲ့စကားကြီးကိုဖွင့်လိုက်ပါပြီလို့ဒီလိုပြောလိုက်တဲ့စကားဟာပရိသေကံရဲ့သူတွေကွဲပြားမှုကိုပုံညွှန်းပေးနေတဲ့စကားတစ်လုံးပဲဖြစ်တယ်။နိဗ္ဗာန်စကားကြီးကိုဖွင့်နိုင်တဲ့ပုဂ္ဂိုလ်တွေဟာဒီနည်းဒီဘဝမှာနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တဲ့ပုဂ္ဂိုလ်ဆိုတာက တွေ့ပြည့်တည်နေလာတဲ့ပုဂ္ဂိုလ်များအနေနဲ့ကတော့ဒီဘဝမှာမေညာပူညာကိုစိုက်နိုင်တဲ့သဘာဝမရှိတော့ကြလေပဲတရားဓမ္မကိုစူးစမ်းအားထုတ်မယ်ဆိုလို့ရှိရင်ပါရမီပြည့်မြောက်နိုင်တဲ့ပုဂ္ဂိုလ်များဖြစ်ကြပါတယ်။ဒါကြောင့်မို့ပြည့်တည်ကံဟာမိမိတို့ရဲ့ဘဝတန်ဖိုးကိုမခွဲခြားပေးနိုင်ဘူးလား။ဟုတ်ပြီ။ဒါဆိုလို့ရှိရင်မိမိတို့အနေနဲ့တည့်ရဲ့ပြည့်တည်နဲ့ပြည့်တည်နေလာတဲ့ပုဂ္ဂိုလ်တွေဖြစ်တယ်ဆိုလို့ရှိရင်နိဗ္ဗာန်တရားကြီးကိုဖွင့်တဲ့နိုင်တဲ့ပုဂ္ဂိုလ်တွေမဟုတ်ကြဘူးလား။ဒါဆိုလို့ရှိရင်အဲ့ဒီလိုပြိတ္တိနဲ့နေလာပြီးကာမမိမိတို့ကနိဗ္ဗာန်တရားကြီးကိုဖွင့်တဲ့နိုင်တဲ့သီလသမာဓိပညာသိက္ခာ၃ရပ်ကိုရှင်းချံတိုးကုတ်အားထုတ်ခွင့်ဆိုတဲ့အခွင့်အလမ်းကြီးကိုလက်တွေ့ပိုင်ပိုင်ရရှိအောင်မကြိုးစားဘူးဆိုလို့ရှိရင်ဒီပြိတ္တိနဲ့နေလာတဲ့အကျိုးရလတ်ကိုတန်ဖိုးရှိရှိနဲ့အသုံးချခွင့်ရလိုက်တဲ့ပုဂ္ဂိုလ်ကြီးဖြစ်ပါတော့မလား။ဟုတ်ပြီဒီပြိတ္တိနဲ့ပြိတ္တိနေလာတဲ့ပုဂ္ဂိုလ်ဆိုတာကတမာတိကိုတူတောင်းမယ်ဆိုလို့ရှိရင်ဇံဆိုတဲ့တမာတိကိုစိုက်နိုင်တဲ့ပုဂ္ဂိုလ်များသာဖြစ်ကြပါတယ်ရုပ်နာတွေကိုလည်းပဲစัจจနာနာနဲ့ထိုးတင်ပြီးသိနိုင်တဲ့ပုဂ္ဂိုလ်တွေသာဖြစ်ကြပါတယ်ပြည့်ပြပြိကဉာဏ်လို့ခေါ်တဲ့အတိတ်ဘဝကပြုခဲ့တဲ့ကုသိုလ်ကောင်းမှုကြောင့်ဒီဘဝမှာလူဘဝရရှိတယ်ဆိုတဲ့ကံကံ၏အကျိုးတရားကိုကိုယ်တည်းမျက်မှောက်ထိုးတင်ပြီးသိနိုင်တဲ့ကျိုးစားအားထုတ်မှုကိုပြုနိုင်တဲ့ပုဂ္ဂိုလ်တွေလည်းဖြစ်ကြပါလေ။အနိစ္စဒုက္ခအနတ္တလက္ခဏာ၏သုံးဏံတင်ပြီးတော့တင်တင်ကြီးဝိပဿနာရှုပြီးမြညာဘုံဉဏ်ဆိုတဲ့နိဗ္ဗာန်တရားကြီးကိုဖွင့်လက်နိုင်တဲ့ပါရမီကံတွေဟာလည်းပဲမိမိတို့အတိတ်ကတည်တော်ခဲ့တဲ့ကံတွေကအားကောင်းနေမယ်ဆိုလို့ရှိရင်ဒီဘဝမှာရရှိနိုင်တဲ့ပုဂ္ဂိုလ်တွေသာဖြစ်ကြပါလေ။ဒါကြောင့်မို့ဒီပြိတ္တိနဲ့နေလာတယ်နေလာဘူးဆိုတာကမိမိတို့သမာဓိဆိုတဲ့သမာဓိစခန်းကိုစင့်တန်ကျိုးကုန်အားထုတ်မယ်သမာဓိစင့်စဉ်ဆိုတဲ့စင့်စဉ်ကိုစင့်တန်ကျိုးထုတ်အားထုတ်ခွင့်ရပါမစင့်တန်ကျိုးကုန်အားထုတ်ခွင့်ကိုပေးပါမရနိုင်တာမဟုတ်ဘူးလားဒါဆိုရင်အဲ့ဒီလိုမျိုးမိမိတို့မှာပါလာတဲ့ပါရမီတွေကလက်တွေ့ကြကြစင့်တန်ကျိုးကုန်အားထုတ်ခြင်းဆိုတဲ့အခွင့်အလမ်းကိုမပေးလိုက်ဘူးဆိုလို့ရှိရင်မိမိတို့ရဲ့အတိတ်ဘဝကထူထောင်ခဲ့တဲ့ပါရမီကံတွေရဲ့တောင်းဝန်ကိုနားလည်တဲ့ပုဂ္ဂိုလ်တွေလို့ခေါ်နိုင်ပါမလားတောင်းဝန်သိတဲ့ပုဂ္ဂိုလ်ဟာတောင်းဝန်ရှိတယ်တဲ့ဟုတ်ပြီနော်မိမိတို့ရဲ့ဘုံကံပါရမီကိုမိမိတို့ကသိတင်ကြတယ်ဆိုရင်မိမိတို့ရဲ့ဘုံကံပါရမီတွေကိုမိမိတို့ကပွင့်လင်းသွားအောင်လမ်းပွင့်ပေးတယ်ဆိုရင်တော့လက်တွေ့ကျင့်ကြံသူကိုအားထုတ်ခြင်းမှလွယ်ပြီးတော့လုပ်လို့ရပါမလားဟုတ်ပြီဒါဆိုလို့ရှိရင်ဒီပြိတ္တိနဲ့ပြိတ္တိနေလာတဲ့ပုဂ္ဂိုလ်ဟုတ်မဟုတ်ဆိုတာလေးပဲကမ္မထမ်းကျောင်းတွေကိုသွားပြီးတော့မြတ်စွာဘုရားဖြစ်စေလိုတဲ့ဖြစ်စဉ်ကိုမြတ်စွာဘုရားညွှန်ကြားတဲ့အတိုင်းရှင်းကြံခွင့်ရအောင်ကြိုးစားအားထုတ်ဖို့တော့မလိုဘူးလားမလိုပါဘူးဘုရားဟုတ်ပြီဒီပြိတ္တိနေတဲ့ပုဂ္ဂိုလ်တွေဟာလည်းအမှန်လျှော့ကြမလိုပါဘူးဒီပြိတ္တိနေတဲ့ပုဂ္ဂိုလ်တွေအနေနဲ့သံသမာဓိလို့ခေါ်တဲ့အမြဲတမ်းထက်မြက်နေတဲ့သမာဓိကိုမဆိုင်နိုင်တော့ညာလည်းပဲဥပဇာရသမာဓိလို့ခေါ်တဲ့ဓာတ်သမာဓိနာကတ်နေတဲ့သမာဓိလောက်တိတော့ရနိုင်တယ်လို့ဦးဇင်းတို့ကျေးဇူးတော်ရင်ဖောင်းဆရာတော်ကြီးနဲ့ဦးဇင်းတို့တရားနဲ့ပတ်သက်ပြီးသွေးနေမိမြတ်တဲ့အခါမှာမိတ်ဆွေတော်မူခဲ့ဘူးပါလေဒါကြောင့်မို့ဓကမထာလို့ခေါ်တဲ့ဥပဇာရသမာဓိကိုဆိုင်နိုင်တဲ့ကမ္မထာမျိုးတွေရသော်ပြဟောကြားတော်မူခဲ့ပါလေအဲ့လိုကမ္မထမ်းမျိုးတွေကိုစင့်တန်ကျိုးကုတ်အားထုတ်လိုက်မယ်ဆိုရင်လည်းအပ္ပနာသမာဓိလို့ခေါ်တဲ့ဇန်သမာဓိနာကိုကတ်နေတဲ့ဥပဇာရသမာဓိကိုစိုက်နိုင်တဲ့ပုဂ္ဂိုလ်တွေဖြစ်ပြီးတော့ရုပ်တေနံနေလို့ခေါ်တဲ့ပရမတ်သဘောတရားတွေကိုတသိတ္တေသအားထုတ်နိုင်တဲ့ထိုးထင်းပြီးသိနိုင်တဲ့ပုဂ္ဂိုလ်တွေဖြစ်နိုင်ကြပါတယ်ဝိပဿနာဉာဏ်တွေလည်းပဲအထိုင်လျောက်ဖြစ်နိုင်တဲ့ပုဂ္ဂိုလ်များသာဖြစ်ကြပါတယ်လို့ဆရာတော်ပြအနေနဲ့ဦးဇင်းတို့ကိုပြတော်မူခဲ့ဘူးပါလေ။ဒါကြောင့်မို့ဒီနေ့ကြားနာပြသက်ဒီအနေနဲ့ကမိမိတို့ရဲ့ဘဝကိုတန်ဖိုးရှိရှိနဲ့မိမိတို့ကဂုဏ်လုံးစင်းမယ်။မိမိတို့ရဲ့ဘဝကိုမိမိတို့ကတန်ဖိုးရှိစေခြင်းနဲ့ဆိုလို့ရှိရင်တော့ဒီလိုကံလေးတွေကိုတူတောင်ပြပေးဖို့မလိုဘူးလား။မှန်ပါဗျာ။ဟုတ်ပြီ။ဒီရဲ့ပြည့်တည်နဲ့အကျိုးပေးဖို့ဆိုတဲ့အပိုင်းကိုနောက်တစ်နည်းပြန်ပြီးပြောမယ်ဆိုရင်ပေါ့မိမိတို့အနေနဲ့ဒါနမှုကိုပြုနေတဲ့အချိန်အဲ့လိုအချိန်လေးတွေမှာမိမိတို့ကရုပ်ဒီနံဒီအတောင်းတရားကျိုးတရားတွေကိုအိစ္ဆဒုက္ခအနတ္တလက္ခဏာကြီးသုံးဏံတင်ပြီးတော့
တင်တင်ကြီးဝိပဿနာရှုပြီးတော့ဒါနမှုကိုပြုမယ်ဒီလိုပြုနေတဲ့အချိန်ဟာအမတန်ဆက်မြက်နေတဲ့ကုသိုလ်ကံအချိန်တွေရှိနေတဲ့အချိန်ပဲဖြစ်တယ်ဒီမတိုင်ခင်မှာလဲဒီလိုတရားတော်တွေကိုထိုးတင်ပြီးသိပြီးဖြစ်တဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်မို့ကုသိုလ်ကံကိုမပြုခင်နဲ့ပြုပြီးတဲ့နောက်မှာလဲပဲဝန်တာနေတဲ့စိတ်တွေကတဖွာဖွာဖြစ်နေကြမှာဖြစ်တဲ့အတွက်ဒီလိုရုပ်ဉာဏ်တည်းအကြောင်းတရားအကျိုးတရားတွေကိုအိသဒုက္ခအနတ္တလက္ခဏာကြီးသုံးတန်တင်ပြီးတင်ပြီးရှုခွင်ပြုပြီးတော့မတန်ခင်နဲ့ပြုပြီးတဲ့နောက်မှာဝန်တာတဲ့စိတ်တွေဖြစ်နေတဲ့ကံကအကျိုးပေးမယ်ဆိုရင်လည်းပဲတိဟိတ်ပရိသေကိုအကျိုးပေးကြမှာဖြစ်ပါလေ။ဒါကြောင့်မို့မိမိတို့အနေနဲ့ဒီလိုတိဟိတ်ပရိသေတည်ခွင့်ဆိုတာဟာဒီဘဝမှာတကယ်လို့များမိမိတို့ကတိဟိတ်ပရိသေနဲ့တည်လာကြတယ်ဆိုရင်လည်းဝမ်းနည်းပြရှိလား။မိမိတို့အနေနဲ့တိဟိတ်ပရိသေတိအောင်မိမိတို့ရဲ့ပြစ္ဆုတ်ကံဘဝလေးကိုလမ်းကြောင်းပြောင်းပေးလိုက်နေဆိုရင်မရနိုင်ဘူးလား။ဟုတ်ပြီ။ဒီလိုရနိုင်တဲ့အခွင့်ကိုဦးဇင်းတို့ကလက်တွေ့ပေးလို့ရသလား။မိမိတို့ကိုယ်တိုင်ကလက်တွေ့ကြကြလာပြီးယူငင်မှရမှာမဟုတ်ဘူးလား။ဟုတ်ပြီ။ဦးဇင်းနေနဲ့ဟောတော်ရတရားရည်သာကြီးမှာကုသလို့ရှိရင်တရားဘာဝနာတွေတင့်တယ်ကျုပ်ကိုအားထုတ်နေတဲ့နိုင်ငံသားနိုင်ငံသူယောဂီတွေယံယောဂီရှင်ယောဂီလူယောဂီစတဲ့ယောဂီမျိုးစုံကိုတရားပြတာပေးနေတာအခုဆိုလို့ရှိရင်သုံးနှစ်ကိုလည်လာပြီဒီနေ့ဘိနေကုန်းမှာရှိနေတဲ့ဥစဉ်ရဲ့တတိတည်းလည်းမပါဝင်ကြသေးဘူးဒီနေ့ဘိနေကုန်းမှာဒီနေ့တရားနာပြည့်သက်သေးကပုဂ္ဂိုလ်ကြီးများစွာကလည်းဒါပြီးတော့တရားအမတုကြသေးဘူးဆိုရင်တန်ဖိုးကြီးတဲ့ဘုရားကိုတော့ရခြင်းပါရဲ့တန်ဖိုးကြီးတဲ့လုပ်တွေကိုလုပ်နေတဲ့ပုဂ္ဂိုလ်ကြီးဖြစ်နေကြသေးရဲ့လားဖြစ်အောင်လုပ်ဖို့မလိုဘူးလားဒီနေ့ကစပြီးဘုရားနေထိုင်မှုပုံစံလေးတွေကိုငါတို့ပြောင်းပြစ်ကြမယ်လို့စိတ်လေးတွေကိုဝင်းမြူပေးလိုက်ကြစမ်းပါဟုတ်ပြီเนาะဆက်သလို့ရှိရင်မိမိတို့ရဲ့ဘုရားနေထိုင်မှုပုံစံလေးတွေဟာပြုပြင်ပြောင်းလဲပေးပါမှတန်ဖိုးရှိတဲ့ဘုရားလေးဟာတန်ဖိုးရှိရှိနဲ့ဂုဏ်တွင်ခွင့်ရမှာဖြစ်ပါမယ်เนาะဟုတ်ပြီနောက်တစ်ခုလူဘဝတန်ဖိုးကိုမိမိတို့ရဲ့ပရိသေကံကကွဲပြားစေသလိုပဲလူဘဝတန်ဖိုးကိုမိမိတို့ရဲ့ကံတွေကလည်းဆန့်ကျင်ပြီးတော့ကွဲပြားစေပါတယ်မိတို့ဒီလူဘဝရရှိလာတယ်ဆိုတာကနတ်ဘုံဘဝကိုရရှိတဲ့ပုဂ္ဂိုလ်တွေနဲ့မတူကြဘူးနတ်ဘဝပရိသေကိုရရှိတဲ့ပုဂ္ဂိုလ်တွေဆိုတာကကုသိုလ်ကံကိုထိုင်ခံစားတဲ့ဘုံဘဝကိုရရှိကြတာဖြစ်ပါတယ်ကုသိုလ်ကံအချိန်မကုန်သေးသည်ကုသိုလ်ကံရဲ့အကြောင်းအားလျော်စွာအကျိုးတွေကိုခံစားရတဲ့ဘုံဘုံပဲဖြစ်ပါတယ်။အပေလေးဘုံကိုကြည့်လိုက်လို့ဆိုလို့ရှိရင်အကုသိုလ်ကံတွေကိုထိုင်ခံစားတဲ့ဘုံပဲဖြစ်တယ်။အကုသိုလ်ကံတွေကမကုန်ကြသေးဘူးဆိုလို့ရှိရင်တဘုံပြီးတဘုံပြောင်းပြီးတော့အကုသိုလ်ကံတွေကိုခံစားကြရတဲ့ဘုံပဲဖြစ်ကြပါတယ်။မိမိတို့လူဘုံဆိုတာကကုသိုလ်ကံအကျိုးပေးလို့လူဘဝရရှိလာကြတယ်ဆိုတာကတော့အမှန်လေ။ဒါပေမဲ့ပရိသေကံကိုပြောခြင်းကြတာဖြစ်တယ်။ပရိသေကံကိုအကျိုးပေးတယ်။ပရိသေအကျိုးပေးတဲ့ကံကိုပြောမယ်ဆိုရင်ကုသိုလ်ကံကြောင့်အကျိုးပေးတာမှန်တယ်။ပရိသေနောင်ဘောဓိအကျိုးကိုပေးတဲ့ကံတွေကတော့ကုသိုလ်ကံရဲ့အကျိုးပေးခွင့်ကလည်းရှိနေသလိုအကုသိုလ်ကံရဲ့အကျိုးပေးခွင့်ကလည်းရှိနေပါတယ်။ဒါကြောင့်မို့မိမိတို့ရဲ့ဒီဘဝကလေးမှာတန်ဖိုးရှိရှိနဲ့အကျိုးပေးခွင့်တာဖို့ဆိုတာကမိမိတို့ရဲ့ကံတွေကိုဘယ်လိုပုံစံနဲ့ကြုံတော်ကြသလဲဆိုတဲ့အကြောင်းတရားပေါ်မှာပြီးနေတယ်ကံကိုပြောမယ်ဆိုရင်လည်းကာယကံဝစီကံမနောကံဆိုတဲ့ကံသုံးပါးကိုဆိုလိုတယ်ဒီကံသုံးပါးကိုပြောမယ်ဆိုရင်လည်းရှိရှိဘဝကပြုစုခဲ့ဘူးတဲ့ကံရှိသလိုဒီဘဝမှာပြုစုပျိုးထောင်တဲ့ကံတွေလည်းရှိကြတယ်အကျိုးစုံတစ်ခုကိုပေးခြင်းဆိုတာကရှိရှိကုသိုလ်ကံကအကြောင်းရင်းပဓာနဖြစ်တယ်ဒီပစ္စုပန်ဒုတောင်တဲ့ကံဆိုတာကအတိတ်ကပြုစုပျိုးထောင်ခဲ့တဲ့ကံတွေရဲ့အကျိုးပေးခွင့်ရရှိအောင်အကျိုးပေးခွင့်တောင်းအောင်အားရှိအောင်ထောက်ပံ့ပေးတဲ့သဘောမျှတာဖြစ်ပါတယ်ဘုရင်တို့ဒီကြောင့်ကိုပြောမယ်ဆိုလို့ရှိရင်ပေါ့ဘုရင်တို့သာသနာတော်မှာဗိမိသာရမင်းကြီးရဲ့သာတော်ဖြစ်တဲ့ဇာတတမင်းသားဆိုတာမရှိဘူးလားဟုတ်ပြီဒီဇာတသမင်းသားဟာမင်းမျိုးမှလာပြီးပြိတ္တိတည်ရတယ်ဆိုတာကအလွန်တရာအောက်ကောင်းတဲ့ကုသိုလ်ကံရဲ့အကျိုးပေးခွင့်ကြောင့်ဖြစ်ပေါ်လာတယ်လို့မပြောနိုင်ဘူးလား အသိကံဒီမှာအလုံးအားကောင်းတဲ့ကံဆိုတာရှိတယ်။တာမန်မြအကျိုးပေးတဲ့ကံဆိုတာရှိတယ်။ဒါဆိုလို့ရှိရင်အဇရတမင်းသားမင်းမျိုးမှာပြိတ္တိတွေလာပြီးတော့တည်တယ်ဆိုတာကဒီအလုံးတရားအားကောင်းတဲ့ကံရဲ့အကျိုးပေးခွင့်တာတဲ့အတွက်ကြောင့်ဖြစ်တယ်လို့ဒီနေ့တရားနာပြည့်သက်ပြီးနားနေဖို့လိုပါတယ်။ဟုတ်ပြီနော်။ဟုတ်ပြီ။ဥစဉ်နဲ့ဒီနေ့တရားနာပြည့်သက်အားလုံးဟာမင်းမျိုးမှာလာပြီးလူဖြစ်ခဲ့ကြတဲ့ပုဂ္ဂိုလ်တွေလား။ဟုတ်ဘူးဒါကြောင့်မို့မိမိတို့အနေနဲ့အဲ့လိုအောက်ကောင်းတဲ့ကံရဲ့အကျိုးပေးခွင့်ကိုရရှိခဲ့ကြတဲ့ပုဂ္ဂိုလ်တွေမဟုတ်ဘူးလို့ပြောမယ်ဆိုရင်တရားဟောတဲ့ပုဂ္ဂိုလ်လည်းမှန်တယ်တရားနာပြည့်စက်များတဲ့လည်းမှန်နေဘူးလားဟုတ်ပြီဒါပေမဲ့သာတတမင်းသားဇူလာညောင်းတို့၁၆နှစ်သားအရွယ်ရောက်တဲ့အချိန်မှာထူထောင်လိုက်တဲ့ကံကိုကြည့်လိုက်တဲ့အခါမှာအလွန်တရာမှရုပ်သွို့အကြည့်တန်နေတဲ့ကံကိုထူထောင်ဖို့ရန်အတွက်ကျိုးစားအထုတ်ခဲ့တဲ့ကာလလေးတခုမဟုတ်ဘူးလားဟုတ်ပါရဲ့ဗျာဇရတမင်းသားကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဒီရိတ်ပရိသေနဲ့ပရိသေတီလာတဲ့ပုဂ္ဂိုလ်လားဒီရိတ်ပရိသေနဲ့ပရိသေတီလာတဲ့ပုဂ္ဂိုလ်လားလို့ဒါကိုခွဲခြားဖို့လည်းဒီချိန်မှာအရေးကြီးလာပါတယ်ဘုရားတို့အာလုံးတားဖို့တဲ့အတိုင်းပဲဇရတမင်းသားဟာဖခင်ဗိမိသာရမင်းကြီးကိုမတတ်ဖြတ်ခဲ့ဘူးဆိုလို့ရှိလို့ရှိရင်တာမညဖလတုတ်ကိုမြတ်စွာဘုရားရှင်ဟောတော်မူတဲ့အခါမှာဒီတာမညဖလတုတ်ကိုနာကြားခွင့်ရပြီးတဲ့နောက်မှာသောတာပန်အရိယာသူတော်ကောင်းတည်မဲ့ပုဂ္ဂိုလ်တရားမဟုတ်ဘူးလားဟုတ်ပါဘူးဗျာဒါဆိုလို့ရှိရင်မိဘဆိုတဲ့တကားကြီးကိုဖွင့်လက်နိုင်တဲ့ပုဂ္ဂိုလ်ဟာအစာတသမင်းသားရဲ့ပြိတ္တိတွေမှာမပါလာဘူးလားဟုတ်ပါဘူးဗျာဒါဆိုလို့ရှိရင်ဒီပြိတ္တိတွေဟာတိဟိပြိတ္တိတွေလားဒွိပြိတ္တိတွေလားတိဟိပြိတ္တိတွေဖြစ်တယ်ဉာဏ်ရှင်ပြီးတော့ပရိသေဒီလာတဲ့ပုဂ္ဂိုလ်တရားလို့ဒီနေ့နားလည်လိုက်လို့မရဘူးလားမရပါဘူးဟုတ်ပြီဒီလိုမျိုးအားကောင်းတဲ့ကံတွေကအကျိုးပေးလို့မင်းမျိုးမှလည်းလူဖြစ်တယ်အရိယာသူတော်ကောင်းဆိုတဲ့သောတာပန်အရိယာသူတော်ကောင်းကိုတည်နိုင်တဲ့အားကောင်းတဲ့တိရိပရိသေကံနဲ့ဘဝရရှိလာတဲ့လူလည်းမှန်တယ်ဒါပေမဲ့အတိတ်ကံတစ်ခုတည်းကိုအလုံးပြီးခိုးလို့ရတဲ့သဘောမရှိပါဘူးအတိတ်ကံတွေဘလောက်ပင်ကောင်းတော်ညာလည်းပဲပိဿုပံကံညာဝိရိယတတိလို့ခေါ်တဲ့ဒီပိဿုပံတယောဂကိုမိမိတို့ကတတိရှိရှိနဲ့ဘုံစံမှန်အားထုတ်ခဲ့မပေးခဲ့ဘူးဆိုလို့ရှိရင်တိပရိသေရဲ့အကျိုးပေးခွင့်အကျိုးပေးခွင့်ဒီဟာလည်းပဲသူတို့နဲ့ထိုက်တန်တဲ့အကျိုးပေးခွင့်တွေမရဘဲနဲ့အကျိုးပေးခွင့်တွေကကြောင်းလဲသွားကြမှာဖြစ်ပါတယ်။ဒါကြောင့်မို့ဒီနေ့အဇာတတမင်းသားကိုကြည့်လိုက်ရင်ဆိုလို့ရှိရင်သစ္စာနှစ်သာရွယ်ရောက်တဲ့အချိန်မှာပေါ့ရှင်ဒီဝတ္တလို့ခေါ်တဲ့ဘုရားဖြစ်ခြင်းနေတဲ့ပုဂ္ဂိုလ်လို့ခေါ်တဲ့ဥစဉ်တို့သာသနာတော်ထဲကမံကန်တဲ့အသိဉာဏ်ကင်းမဲ့နေတဲ့ရှင်ဒီဝတ္တရဲ့သဲဆောင်သိသိမှုကိုခံခဲ့ရတဲ့အတွေ့အကြုံပေါ့ပိတုဂရကကံလို့ခေါ်တဲ့အဖကိုတတ်တဲ့ကံကိုမပြုတ်တဲ့မပြုတ်တတ်တဲ့ကံကိုပြုတ်လုပြီးတဲ့ပုဂ္ဂိုလ်တယောက်အဖြစ်နဲ့ကြောင်းလဲသွားခဲ့ရပါတယ်ဒီလိုရှင်ဒီဝတ္တကိုကြည့်လိုက်တယ်ဆိုလို့ရှိရင်လာဘတက္ကာယဒီလောကဆိုတဲ့လက်လာကဈေးရန်အကျော်သောယုတိခံရမှုဆိုတဲ့ဒီလိုအကျိုးတရားတွေကိုလိုချင်နေတဲ့ပုဂ္ဂိုလ်ပဲဖြစ်တယ်ဒီလိုအကျိုးတရားတွေကိုမရရှိတဲ့အခါမှာဒီလိုအကျိုးတရားတွေကိုရရှိတဲ့ရရှိနေတဲ့အတွက်ကြောင့်မို့ထိခတ်ရမယ့်ပုဂ္ဂိုလ်ကိုရှာတဲ့အခါမှာဒိဋ္ဌိသာရမင်းကြီးကိုဒါလို့မှသိကပ်ဖို့ရမဖြစ်နိုင်ဘူးဆိုတာလေသူသိလာတယ်။ဗိမိသာရမင်းကြီးဆိုတာကသောတာပန်ဒီနေတဲ့ဘုရားတရားတန်ခါဆိုတဲ့ယတနာ၃ပါးမှာမတုံမလောက်သက်ဝင်နေတဲ့သတ္တာတရားခိုင်ခတ်နေတဲ့ယုံကြည်မှုရှိနေတဲ့ပုဂ္ဂိုလ်တယောက်ဖြစ်နေပြီဖြစ်တဲ့အတွက်ကြောင့်ဘယ်လိုမှကြောင်းလဲတော့အောင်တုံလောက်တော့အောင်သေးဆောင်တို့မရနိုင်တော့တဲ့ပုဂ္ဂိုလ်တယောက်ဖြစ်နေပြီဆိုတာလည်းပဲရှင်ဒီဝဒကသိနေတယ်။အဇရတမင်းသားကိုကြည့်လိုက်တော့ငယ်ငယ်နှုတ်နေနေသေးတယ်။အတိညာဘုဒ္ဓတွေကလည်းအလုံးတရားမှနည်းငယ်ပဲရှိနေကြသေးတယ်။ဒါကြောင့်မို့အဇရတမင်းသားကိုမင်းဖြစ်အောင်သေဆောင်သိသိပြီးတော့မင်းရဲ့အကူအညီနဲ့သေဆောင်ပြရှင်ကိုလည်းလှုပ်ရှားတတ်ဖြတ်မယ်။သာသနာမင်းသားကိုလည်းပဲမင်းစည်းစိမ်ကိုရရှိအောင်လို့ဖခင်ဗိမိသာရမင်းကြီးကိုတက်ဖြတ်ခံရမယ်ဆိုတဲ့အင်မတန်မှမလျော်တဲ့ခြံကိုခြံပြီးတော့ခြံယုံနဲ့မရလိုက်ပဲနဲ့ဗတိကံမြောက် ကာယကံမြတ်အာထုအာတိအာမြတ်ပြုခဲ့တဲ့ပုဂ္ဂိုလ်လည်းဖြစ်ခဲ့တဲ့ပုဂ္ဂိုလ်ဖြစ်ပါလေ။ဒါလို့ကံပိုင်းကိုကြည့်လိုက်တော့အဇာတတမင်းသားဟာအာကောင်းတဲ့ကံရဲ့အကျိုးပေးခြင်းကိုသာတဲ့အတွက်ကြောင့်မြေမျိုးမှာလည်းလူဖြစ်လာရတယ်။ဒီအပြိတ္တိလို့ခေါ်တဲ့ပြိတ္တိကံကိုလည်းပဲရရှိခဲ့ရတယ်။ဒါပေမဲ့ဝိသေတို့ကံတစ်ခုတည်းပေါ်မှာမိခိုလို့မရတဲ့အတွက်ကံကိုလုံးလုံးကြီးပုံပြီးတော့အထားလို့မရတဲ့အတွက်ကြောင့်မို့ဉာဏ်ဝိရိယတတိယအကူပန့်ကိုဘုရင်တို့အားလုံးဟာဖြည့်ဆည်းခွင့်ပေးဖို့လိုပါတယ်။ဇာတသမင်းသားဟာငရေနှုပြုံနေသေးတဲ့အချိန်ဘုရင်တို့ဉာဏ်မှလေးပဲဇာတိဉာဏ်လို့ခေါ်တဲ့ပရိသေဉာဏ်နဲ့ဘောဓိဉာဏ်လို့ခေါ်တဲ့ဘောဓိကာလမှာအထုတ်တဲ့အတွက်ကြောင့်ဖြစ်ပေါ်လာတဲ့ဉာဏ်ဆိုပြီးတော့နှမျိုးရှိတယ်။ဇာတသမင်းသားရဲ့ဓာတိဉာဏ်ကအာကောင်းတဲ့အတွက်ကြောင့်မို့ဓာတိဉာဏ်ပိုင်းကိုပြောရင်တော့အလွန်တရာမှအာကောင်းတဲ့ကံကိုထူထောင်ခဲ့တဲ့အတွက်အလွန်တရာအာကောင်းတဲ့အကျိုးကိုရရှိနေတဲ့ပုဂ္ဂိုလ်လို့ပြောနိုင်ပေမယ့်ဘုဓိဉာဏ်လို့ခေါ်တဲ့ပြစ္ဆုတ်ပံကာလမှာလေလာတဲ့နဲ့ဒုသန်းတဲ့နဲ့မင်းမြန်းတဲ့နဲ့ပညာရတဲ့အသိဉာဏ်ဘုဒ္ဓတွေကိုရှာမိခြင်းဆိုတဲ့ဘုဒ္ဓဉာဏ်ရရှိရေးအတွက်ထူထောင်ခွင့်မရရှိသေးတဲ့အချိန်မှာပဲလူနယ်တဲ့အသိဉာဏ်အောက်ကောင်းတဲ့ဘုဒ္ဓခန်းခန်းတဲ့အသိဉာဏ်တွေမရှိသေးတဲ့အချိန်မှာရှင်နေဝတ္တရဲ့တိမ့်သိမှုလည်စားမှုကိုခံလိုက်ရတဲ့အတွက်ကြောင့်မို့မပြုတ်တဲ့မပြုတ်ထိုက်တဲ့ကံကြီးကိုပြုတ်ခွင့်ရသားတဲ့အတွက်ကြောင့်ဒီနေ့တရားနာပြည့်တဲ့သူတော်ကောင်းတွေအနေနဲ့လည်းပဲမိမိတို့အနေနဲ့ဓာတိဉာဏ်လို့ခေါ်တဲ့ပြိတ္တိဉာဏ်ကအကောင်းပြေတော်ကြလဲပဲဘုဓိဉာဏ်နဲ့မိမိတို့ကဖြည့်ဆည်းပေးဖို့လိုပါတယ်ဓာတိဉာဏ်လည်းရှိမယ်ဘုဓိဉာဏ်ကိုလည်းမိမိတို့ကဖြည့်ဆည်းပေးလိုက်မယ်ဆိုလို့ရှိရင်လူတင်တယောက်ဆိုရလောက်အောင်ထွန်းပေါက်မဲ့ပုဂ္ဂိုလ်လို့ဆိုရလောက်အောင်လောကကြီးမှာအလွန်တရာမှမြင်မားနေတဲ့အကျိုးဆောင်ခွင့်ဆိုတဲ့အကျိုးဆောင်ခွင့်တွေကိုလက်တွေ့အကျကျလုတ်ကင်နိုင်တဲ့ရည်ချင်းရှိတဲ့ပုဂ္ဂိုလ်တွေဖြစ်နေဘဝမှာဓမ္မိုးရှိလာကြမှာဖြစ်ပါလေ။ဒါဆိုလို့ဒီလိုဒီပြိတ္တိနဲ့ဒီပြိတ္တိကဇာတိဉာဏ်ရှိခြင်းဇာတိဉာဏ်မရှိခြင်းကိုခွဲခြားပေးလိုက်တယ်။ဇာတိဉာဏ်မရှိတဲ့ဒီပြိတ္တိပုဂ္ဂိုလ်ဘင်ဖြစ်တော်ညာလေးတဲ့ဘုဒ္ဓကာလမှာသင်္ကြန်တဲ့သင်္ကြန်ထိုက်တဲ့ဉာဏ်ရက်တွေကိုသင်္ကြန်မယ်မိမိထက်ပိုပြီးတော့သိတဲ့ဉာဏ်ရှိတွေကိုသိကပ်ပြီးတော့မင်းမြန်တဲ့မင်းမြန်ထိုက်တဲ့ဉာဏ်ရက်တွေကိုမင်းမြန်မယ်သိသိဘူးမယ်သင်ယူမယ်လေ့ကျက်မယ်ဉာဏ်ထဲမှာစောင့်ထားမယ်စိတ်ထဲမှာစောင့်ထားမယ်ဒီလိုမျိုးကြိုးစားအားထုတ်မယ်ဆိုလို့ရှိရင်လည်းပဲဒွိပရိသေနဲ့နေလာတဲ့ဇာတိဉာဏ်မရှိပင်မရှိတော့ညာလည်းပဲဒွိပရိသေရဲ့အကျိုးပေးမှုကြောင့်ဖြစ်ပေါ်လာတဲ့ပုဂ္ဂိုလ်ပင်ဖြစ်တော်ကြလည်းပဲဘုဒ္ဓဉာဏ်ကိုအားဖြည့်ပေးလိုက်တဲ့အတွက်ကြောင့်မို့လောကမှာဒီဘုဒ္ဓဉာဏ်ရဲ့အထောက်ပံ့ကြောင့်ဇီဝတုတ်တဲ့အောင်မြင်နေတဲ့လောကလူသားတွေလည်းများစွာမှရှိကြပါတယ်။ဒါပေမဲ့ဒီပြိတ္တိနဲ့တိပြိတ္တိရဲ့အရေးသေးကိုနားလည်သဘောပေါက်နေသလိုရှိရင်တိပြိတ္တိရဲ့သဘာဝတိပြိတ္တိနဲ့နေလာတဲ့ပုဂ္ဂိုလ်ရဲ့ကြုံမှုတုံမှုလုံမှုခိုင်းမှုတွေးမှုခေါ်မှုရည်ချင်းတွေနဲ့ဒွိယပရိသေတွေနဲ့ပရိသေနီလာတဲ့ပုဂ္ဂိုလ်တွေရဲ့ရည်ချင်းတွေကိုမိမိတို့ခံမှန်းလို့ရမှာဖြစ်ပါလေ။ဦးဇင်းတို့လောကမှာနိုင်ငံကောင်းဆောင်ဖြစ်တဲ့နိုင်ငံကြီးတွေကိုဦးစီးဦးဆောင်ပြုခဲ့တဲ့ပုဂ္ဂိုလ်တွေများစွာရှိခဲ့ဘူးပါလေ။တချို့ပုဂ္ဂိုလ်တွေဟာငယ်စဉ်တောင်ကြီးဘဝမှာကျောင်းသာပေကိုတင်ကြားပြီးကျောင်းတက်ပြီးတော့ကျောင်းသားပေတွေကိုတင်ကြားပေဆိုတာကိုမရရှိခဲ့ကြဘူးမိမိတို့ဟာမိမိတို့ဒေသချင်းမိမိတို့ရဲ့စေမျိုးတိုင်းဝိုင်းတွေကနေပြီးတော့တင်ကြားပေခြင်းကြောင့်အနေငယ်များတတ်တန်းလာခဲ့ကြတော်ကြလေးပဲဓာတိဉာဏ်လို့ခေါ်တဲ့ပရိသေဉာဏ်ကသင်္ချာရရှိလာကြတဲ့အတွက်ကြောင့်ကိုထို့သို့သောပုဂ္ဂိုလ်တွေဟာမိမိတို့ရဲ့ဉာဏ်ကကောင်းခြင်းဆိုးခြင်းဆိုတဲ့ຢာတွေကိုခွဲခြားပြီးတော့သိနေနိုင်တဲ့အတွက်ကြောင့်မို့တန်းဒီအုပ်ချုပ်မင်းလုပ်ပြီးတော့အလွန်တရာမှတို့တဲ့အောင်မြင်တဲ့တိုင်းပြည်တွေဖြစ်အောင်ကိုပြုစုပြောထောင်သွားကြတဲ့ပုဂ္ဂိုလ်တွေထဲမှာလည်းဒီလိုမျိုးပုဂ္ဂိုလ်တွေကရှိခဲ့ကြတယ် ဥစဉ်တို့ဒီပြိတ္တိနေတဲ့ပုဂ္ဂိုလ်ဆိုတာကပါရဂူကြီးလည်းဖြစ်နိုင်ပါတယ်။ဇေဝွန်ကြီးတွေလည်းဖြစ်နိုင်ပါတယ်။တိပိတကဒရဇေတော်ကြီးများလည်းဖြစ်နိုင်တယ်လို့သာသနာ၏ဥစည်းဌာနကထုတ်ဝေတဲ့ပရိသတ်သမုပ္ပါအကြောင်းတရားရေးသားထားတဲ့တောင်းတို့မှာဥစဉ်ဖတ်ခဲ့ရဘူးပါလေ
။ဒါကြောင့်မို့ဒီပြိတ္တိနဲ့ဒီလာတဲ့ပုဂ္ဂိုလ်ဆိုတာကဉာဏ်မရှင်တဲ့အတွက်ကြောင့်မို့ဉာဏ်တုံးနေတယ်ဘယ်လိုမျိုးပြောတာတော့မဟုတ်ဘူး။ချင်းချင်းပြီးတော့လောကိုင်းတတ်တဲ့ဉာဏ်မှာဉာဏ်ရှင်တဲ့ပုဂ္ဂိုလ်နဲ့ကွဲပြားနေတဲ့သဘာဝကိုပြောခြင်းတာဖြစ်တယ်။ဒီပြိတ္တိနဲ့ပြိတ္တိနေလာတဲ့ပုဂ္ဂိုလ်ဟာဥစဉ်တို့ဘာတကူမြောက်အောင်လည်းပဲသူပညာရည်တွေကိုသင်ကြားနိုင်တယ်။တိမိတကဒရဆရာတော်ကြီးဖြစ်အောင်လည်းသူဟာကြိုးစားအားထုတ်နိုင်တယ်။ဒါပေမဲ့အဲ့ဒီသာသနာ့ရေးဥစည်းဌာနကထုတ်ပေးတဲ့စာအုပ်မှာပြောတယ်လေ။ဒီပြိတ္တိနေလာတဲ့ပုဂ္ဂိုလ်တွေဟာစာအုပ်ကြီးတိုင်းပဲလုပ်တတ်တယ်။သောကြီးကလည်းလွန်ပြီးတော့သူဘလို့မှမလွတ်တတ်ဘူး။သောကြီးထဲမှာရှိတာကိုသူပြောတတ်တယ်ဒီတဘာဝတော့သူ့မှာရှိတယ်။ဒါပေမဲ့တိရပြိတ္တိနေတဲ့ပုဂ္ဂိုလ်ဟာဉာဏ်ကလည်းရှင်ပြီးတော့ပြိတ္တိတည်လာတယ်။ဘုဒ္ဓဉာဏ်လို့ခေါ်တဲ့ပြစ္ဆုတ်ပံကြိုးစားအထုတ်မှုကိုလည်းပြုလိုက်တယ်ဆိုတဲ့အခါကျတော့သူ့မှာသောကြီးအတိုင်းကိုလိလာခွင့်ရထားတယ်လေဖြစ်ထင်ခြင်းပဲ။သောကြီးတွေကိုလိလာဖတ်ရှုခြင်းမရှိဘဲနဲ့ဖြစ်နိုင်တော့ညာလည်းပဲဘလို့အချိန်ကဘလို့ဒေသဘလို့နေရာမှာဘလို့ပုဂ္ဂိုလ်ကိုဘလို့စကားမျိုးပြောရမယ်ဘလို့မျိုးပြုကျင့်ရမယ်ဆိုတဲ့ဉာဏ်ကရှင်သီးသားဖြစ်တဲ့အတွက်ကြောင့်မို့သောကြီးကိုနေလာခွင့်ညာထားတော်ညာလည်းပဲဒီပုဂ္ဂိုလ်တွေဟာအချိန်နေနဲ့အားလျော်စွာအချိန်ခါနဲ့အားလျော်စွာအကြောင်းတရားအားလျော်စွာပြုပြင်ကြောင်းလင်းပြီးလောကိုင်းနိုင်သွားကြတဲ့ပုဂ္ဂိုလ်တွေဖြစ်တယ်လို့ဒီလိုလဲအဲ့ဒီသာအုပ်မှာပေါ်ပြထားတာကိုဦးနေလေလာဖတ်ရှုခွင့်ရခဲ့ရဘူးပါလေနော်အဲ့တော့မို့ဒီနေ့တရားနာပိဋကတ်ဒီအနေနဲ့မိမိတို့ရဲ့ဝိသေသငယ်ချင်းအပေါင်းအသင်းတွေထဲမှာမိမိတို့ကမိမိတို့ကိုယ်ကိုမိမိတို့အတင်ကြည့်ပြီးတော့ဒီလူကတော့တိရိပ္ပိဋိနဲ့ဒီလာတဲ့ပုဂ္ဂိုလ်ဖြစ်မယ်ဒီဒီလူကတော့တိရိပ္ပိဋိနဲ့ဒီလာတဲ့ပုဂ္ဂိုလ်ဖြစ်မယ်လို့သွားပြီးတော့သုံးပြတဲ့တော့မဆလိုက်ကြနဲ့နော်တကယ်လို့သွားပြီးသုံးပြတဲ့ဆလိုက်လို့ရှိရင်ဒေါသတိုင်းဘယ်လိုလုပ်မလဲအဲအဲ့ဒီမှာတခါတည်းမကျင်တတ်တဲ့တွေနဲ့တခုခုတော့တုံ့ပြန်လိုက်မယ်ဆိုရင်နော်ဖြစ်ပြီးလက်ပြသွားနိုင်တယ်မမျော်လင့်အပ်တဲ့အနိဋ္ဌာယုံတွေကလည်းဖြစ်လာနိုင်ပါတယ်ဒီနေ့ဥစဉ်ဒီတိညာကိုဖိတ်ပေးတယ်ဆိုတာကမိမိတို့ရဲ့သဘာဝလေးတွေကိုမိမိတို့ကပြန်လဲသုံးတတ်နိုင်အောင်လို့ဖိတ်ပေးတဲ့သဘောပါဟုတ်ပြီနော်ဒီလိုတိညာလေးဟာသိမကြည့်ဘူးလားမှန်ပါဗျာဒီပြိတ္တိနဲ့ပြိတ္တိနေရာကိုသိမလို့ဘူးလားမှန်ပါဗျာဒီပြိတ္တိနဲ့ပြိတ္တိတော့စီးစင်းတယ်အဲ့ဒီလိုကံမျိုးကိုထူထောင်ဖို့တော့မကြိုးစားဘူးဆိုရင်တော့ရနိုင်ပါမလားရနိုင်ဘူးဒါကြောင့်မို့မိမိတို့အနေနဲ့နိဗ္ဗာန်ဆိုတဲ့တရားကြီးကိုဖွင့်နေတဲ့လောကကြီးမှာနေထိုင်တဲ့အခါမှာလည်းအတောင်းကျိုးကောင်းဆိုသိမသိလုံးသိရင်လုံးထိုက်အကျိုးရှိအကျိုးမရှိစတဲ့ဓာရီကိုသိဖို့ဆိုတာကမိမိတို့အနေနဲ့သိရပြိပြိတည်လာတဲ့ပုဂ္ဂိုလ်တယောက်ဖြစ်ဖို့ကသိဖို့အရေးကြီးပါတယ်ဟုတ်တယ်နော်ဟုတ်ပြီဒါကြောင့်မို့တခါတည်းအကြလို့ရှိရင်အလုံးတရာမှသာပေဘုဒ္ဓတရားများများသာသင်္ကြန်ထားတဲ့ဒီပုဂ္ဂိုလ်တွေလည်းရှိကြတယ်။ယံပုဂ္ဂိုလ်တွေလည်းရှိကြတယ်။ဒီပုဂ္ဂိုလ်တွေကိုကြည့်လိုက်မယ်ဆိုလို့ရှိရင်အလုံးတရားမှဘုသူတ္တမြောင်းမြောင်းတဲ့ပုဂ္ဂိုလ်တွေလို့ပြောမယ်ဆိုရင်ပြောလို့မရဘူးလား။ဒါပေမဲ့သူတို့လုပ်တဲ့ကံလေးတွေကိုကြည့်လိုက်တဲ့အခါမှာတစ်ခါတည်းမှာမိမိတို့ဘက်ကဒီလိုအသိဉာဏ်တွေဒီလိုဘုသူတ္တတွေရှိနေပါလေနဲ့။ဘာဖြစ်လို့ဒီလိုမကောင်းတဲ့အမှုတွေကိုလုပ်နေရပါသလဲလို့တစ်ခါတည်းမှာတန်မြတ်စိတ်လေးတွေမဖြစ်ဘူးလား။ဟုတ်ပြီဒါတွေကိုပြန်ကြည့်လိုက်တယ်ဆိုလို့ရှိရင်သောကြီးတိုင်းကိုတိထားတော်ညာလည်းပဲသောကြီးတိုင်းတော့မဖြစ်တဲ့ပုဂ္ဂိုလ်ထဲမှာမပါနေဘူးလားမပါပါဘူးခင်ဗျာတိတော့တိတယ်မဖြစ်ဘူးဆိုရင်တော့မိမိတိတာကိုတကယ်တိတယ်လို့ပြောလို့ရပါမလားမပါပါဘူးခင်ဗျာဒါဆိုရင်တိတဲ့နဲ့မဖြစ်ဘူးဆိုလို့ရှိရင်အကျိုးရှိပါမလားမပါပါဘူးခင်ဗျာဒါဆိုလို့ရှိရင်တိတဲ့အတိုင်းမဖြစ်တဲ့ပုဂ္ဂိုလ်တွေဟာပညာရှိလားပညာရှိလားပညာရှိပဲဟုတ်တယ်နော်တိတဲ့အရာကိုတိတဲ့အတိုင်းသိလို့ရှိရင်အဲ့ဒီပုဂ္ဂိုလ်တွေဟာပညာရှိတကယ်ကိုလက်တွေ့သိကြတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတဲ့ကြောင့်ဒီပုဂ္ဂိုလ်တွေဟာပညာရှိအဆင့်ကနေပြီးတော့ပညာရှိအဆင့်ကိုမပြောင်းသားကြဘူးလားဆက်တော်ဘုရားကနည်းနည်းနဲ့သိပါစေတဲ့အဲ့ဒီနည်းနည်းလေးသိတဲ့ပုဂ္ဂိုလ်ဟာမိမိသိတဲ့အနေငယ်ကြောင့်သိကြံကြိုးကိုအားထုတ်သမ်းပါတဲ့အဲ့လိုသိကြံကြိုးကိုအားထုတ်တဲ့ပုဂ္ဂိုလ်တွေကိုအနေငယ်ပင်သိတော်ကြလည်းပဲမိမိသိတဲ့အတိုင်းကိုသင်တယ်တဲ့အတွက်ကြောင့်ရသော်ဖျားရှင်ကလွန်စာမှချီးကျူးပါတယ်နော်ဟုတ်ပြီဒီနေ့ဘုသူတ္တမြောင်းမြောင်းတဲ့ပုဂ္ဂိုလ်တွေသိတော့သိတယ် သိပါလေကွာလို့လောကကြီးမှာဒီလိုသံမျိုးပြောနေတဲ့ပုဂ္ဂိုလ်တွေသိမများဘူးလားသိပြီးတော့မကြည့်လို့ရှိရင်မိမိတို့ဟာပညာရှိသူတော်ကောင်းဖြစ်နေပါမလားဒါဆိုလို့ရှိရင်ဒီနေ့သိပါလေကွာဆိုတဲ့စကားလောက်ကိုပြောပြီးတော့နေခြင်းဟာအချက်ကိုမကောင်းဘူးလားအဲ့လိုစကားကိုပြောဖို့တဲ့မပြောဘဲနေပြီးတော့ငါလက်တွေကျင့်မယ်လို့စိတ်ထဲကအနေစောက်တည်လိုက်တာကဘုံမကောင်းဘူးလားသိပါရဲ့ကွာငါမသိပါဘူးလို့ပြောခြင်းကမိမိအနေနဲ့ငါလူမိုက်ပါလို့ပြောတာနဲ့မတူဘူးလားမှန
်ပါ
ဗျာဒါဆိုလို့ရှိရင်မိမိတို့ကဘာလဆိုတဲ့လူမိုက်ဘဝကနေတန်တိတဆိုတဲ့ပညာရှိဘဝကိုပြုပြင်ပြောင်းလဲပြီးတော့ညှင့်တင်ပေးတင်တယ်ဆိုရင်တော့တိလျက်တဲ့ရှင်းတဲ့ပုဂ္ဂိုလ်ဖြစ်ဖို့တော့မလိုဘူးလားမှန
်ပါ
ဗျာနည်းနည်းသိရင်နည်းနည်းကိုရှင်းပါများများသိရင်များများကိုရှင်းပါကိုသိတဲ့အတိုင်းသူတစ်ပါးကိုပြောမယ်ဆိုရင်ကိုယ်ကိုယ်တိုင်သိပြီးတော့သူတစ်ပါးကိုပြောပါဒါပုံမကောင်းဘူးလားမှန်ပါဗျ
ာ
မိခင်ပါခင်နေရှိကြတယ်အကျိုးသိပြတော့ဖခင်နေပေါ့ငါပြောသလိုလုပ်ငါလုပ်သလိုမလုပ်နဲ့လို့မပြောကြဘူးလား
မှ
န်ပါဗျာဒါကောစီလျော်ရဲ့လားမစီလျော်ဘူးမိမိကလုပ်တင်တာလုပ်တယ်ဒါပြင်းနဲ့မိမိလုပ်တာကိုလိုက်ပြီးသူ့อยู่တဲ့သားသမီးကိုကြတော့ငါလုပ်သလိုတော့မလုပ်နဲ့ကွယ်ငါပြောတဲ့အတိုင်းလုပ်လို့ပြောရင် तू ကလိုက်နာပါ့မလားမှန်ပါဗျာသူတစ်ပါးကမိမိပြောတဲ့အလုပ်ကိုမိမိပြောတဲ့စကားကိုလက်ခံသေးသေးလေဆိုရင်တော့မိမိကသူတို့ရဲ့အကျိုးကိုလိုလားတော့စိတ်ထားဖြင့်မိမိလုပ်ချင်တဲ့တဏှာရဲ့အလိုနိုင်ငံကိုလိုက်ပါခွင့်ပေးရမယ်ဒီလိုမျိုးမလျော်တဲ့ကံလေးတွေကိုသိခံပြီးတော့စောင့်ထိန်လိုက်ဖို့မလိုဘူးလားမလ
ိုပါဘူးခင်ဗျ
ာသူတစ်ပါးရဲ့အကျိုးကိုဆောင်လို့တဲ့ပုဂ္ဂိုလ်သူတစ်ပါးအကျိုးရှိတဲ့စကားကိုပြောချင်တဲ့ပုဂ္ဂိုလ်ဆိုတာကမိမိကိုကိုမိမိကသူတင်ပြတတ်တဲ့အလို့တွေကိုပြုခွင့်ပေးတဲ့ပုဂ္ဂိုလ်ဖြစ်ဖို့တဏှာကသိဆောင်တဲ့အတိုင်းမလွတ်ဘဲနဲ့သီးခံပြီးနေတဲ့ပုဂ္ဂိုလ်ဖြစ်ဖို့မလိုဘူးလားမလ
ိုပါ
ဘူးဗျာဒါကြောင့်သူတစ်ပါးအကျိုးကိုဆောင်ခြင်းဆိုတဲ့အရာဟာမိမိကိုယ်ကိုမိမိသုံးမသိပြင်ခြင်းမိမိလုပ်တင်တဲ့အရာတွေကိုမလွတ်ဘဲနဲ့သီးခံပြီးနေခြင်းဆိုတဲ့သီးခံခြင်းတရားပေါ်မှာအချိန်မခံနိုင်ဘူးလားသီးခံခြင်းသင်ရှားမရှိတဲ့ပုဂ္ဂိုလ်မှာသူတစ်ပါးအကျိုးကိုစောင့်နေတယ်ဆိုတာဘယ်တော့မှမဖြစ်ပါဘူးနော်။ဒါကြောင့်မို့သူတစ်ပါးအကျိုးကိုစောင့်နေတယ်ဆိုရင်မိမိသူတစ်ပါးအကျိုးကိုစောင့်နေတဲ့အရေးချင်းမိမိကသူတစ်ပါးအကျိုးကိုစောင့်နေပါတယ်ဆိုတဲ့သူတစ်ပါးကလက်ခံနိုင်တဲ့ဉာဏ်စရာမိမိမှာရှိနေဖို့အတွက်မိမိလုပ်တင်တဲ့အရာတွေကိုမလုပ်ဘဲသီးခံပြီးတော့သူတစ်ပါးတို့ရဲ့အကျိုးစီးပွားအတွက်မိမိရဲ့တဏှာဆန္ဒကိုချိုးနှိမ်ပြီးတော့နေနိုင်တဲ့မေတ္တာဆန္ဒကရုဏာဆန္ဒတွေကလည်းမိမိတို့မှာရှိဖို့မလိုဘူးလားမှန
်ပါဗျ
ာဒါကြောင့်မို့အကျိုးဆောင်တယ်ဆိုတာကဘယ်ကူတဲ့လို့တော့မဟုတ်ဘူးမိမိသူတစ်ပါးရဲ့အကျိုးကိုဆောင်ခြင်းနဲ့ဘယ်လိုဆောင်ရမယ်ဆိုတာမသိဘူးဆိုလို့ရှိရင်မိမိဟာမိမိရဲ့ဘဝတန်ဖိုးကိုလည်းအကျိုးရှိရှိအသုံးချနိုင်တဲ့ပုဂ္ဂိုလ်ဖြစ်နိုင်ပါမလားဖြစ်နိုင
်
ပါဘူးခင်ဗျာမိမိနဲ့ဆက်ဆံနေတဲ့ပုဂ္ဂိုလ်တွေရဲ့အကျိုးကိုလည်းဆောင်တတ်တဲ့ပုဂ္ဂိုလ်ဖြစ်နိုင်ပါတော့မလားသောတန်မိမိရဲ့ဘဝကိုလည်းတန်ဖိုးရှိအောင်လုပ်နိုင်တဲ့ပုဂ္ဂိုလ်မဖြစ်လာတော့ဘူးမိမိနဲ့ဆက်ဆံနေတဲ့မိမိတို့တငယ်ချင်းတွေမိမိတို့ရဲ့သားသမီးတွေညီကိုမောင်နှမတွေငယ်ရွယ်သူတွေကိုလည်းတန်ဖိုးရှိတဲ့ဘဝလေးတွေဖြစ်ပေါ်လာအောင်လို့လမ်းကြောင်းပြပေးနိုင်တဲ့ပုဂ္ဂိုလ်တွေဖြစ်လာနိုင်ပါတော့မလား ဒါဆိုလို့ရှိရင်တန်ဖိုးရှိတဲ့ဘဝကိုတန်ဖိုးရှိရှိနဲ့ဖြစ်သွားအောင်ကိုကြိုးစားခြင်းနဲ့ဆိုတဲ့ပုဂ္ဂိုလ်တွေဟာမိမိကိုယ်ကိုယ်နဲ့မိမိတို့ပြုပြင်ကြောင်းလဲဖို့လိုတယ်မိမိတို့နဲ့ပတ်သက်နေတဲ့လုံဆောင်တဲ့လုံဆောင်တတ်တဲ့ຢာတွေမလုံဆောင်တဲ့မလုံဆောင်တတ်တဲ့ຢာတွေကိုလုံဆောင်တဲ့နေရာမှာသီးခံဖို့လိုတဲ့ခံပါလေသီးခံဖို့မလိုဘူးလားမ
လိုပါဘူး
ဒီလိုမျိုးလုံပါမှဒါလည်းမိမိတို့နဲ့ဆက်ဆံနေတဲ့ပုဂ္ဂိုလ်တွေရဲ့ဘဝကိုလည်းတန်ဖိုးရှိအောင်လုပ်ပေးနိုင်ကြမှာမဟုတ်ဘူးလားမဟုတ်ပါဘူးဟုတ်တယ်ဒါကြောင့်မို့ဦးဇင်းတို့အခုညံချောင်းကိုပြောနေရင်းနဲ့ဒီပိုင်းကိုရောက်သွားတာဖြစ်ပါလေနော်ဟုတ်ပြီကံရဲ့အကြောင်းကိုမိမိတို့ကပြီးပြီးတော့တိရိပရိသေတွေ့ရိပရိသေဉာဏ်ရှင်တဲ့ပရိသေဉာဏ်မရှင်တဲ့ပရိသေဆိုပြီးရရှိလာပြီဇာတိဉာဏ်ဖို့တိဉာဏ်ဆိုတဲ့အရာတွေအကြောင်းကိုလည်းမိမိတို့သိရှိခဲ့ကြပြီမိမိတို့အနေနဲ့ကံလည်းရှိတယ်ဉာဏ်လည်းရှိတယ်ဒါမှမဟုတ်ကံတော့ရှိတယ်ဉာဏ်တော့မရှိဘူးဘယ်လိုပဲဖြစ်ဖြစ်မိမိတို့ရဲ့ပြစ္ဆုတ်ပံစူးစမ်းအထုတ်မှုဆိုတဲ့ဝိရိယမရှိဘူးဆိုရင်မိမိတို့ဟာညင်တဲ့ညင်တဲ့အဋ္ဌဉာဏ်တွေကိုရရှိလာဖို့ဖြစ်နိုင်ပါတော့မလားဖြစ်နို
င်ပါ
ဘူးဗျာဒါဆိုလို့ရှိရင်ကံတစ်ခုတည်းကိုမှီပြီးတော့ဘဝကိုနေလို့ဖြစ်ပါမလားဖြစ်နိုင
်ပါဘူးဗျာ
ညံနဲ့ကုပတ်ပေးဖို့လဲလို့ဒီလိုဝိရိယနဲ့ကုပတ်ပေးဖို့လဲ လွန်တရားမှရည်ကြည်တယ်လူလဲလူအပ်ပါပြီနော်ဟုတ်ပြီအဲ့တော့ဒီလိုကံညာဝိရိယဆိုတဲ့အရာတွေကိုအားထုတ်ဖို့ရန်အတွက်တတိဆိုတဲ့တရားကမလွတ်အပ်နေဘူးလားကုသိုလ်ကောင်းမှုပြုဖို့ရန်အတွက်တတိကလက်လွတ်နေတယ်ဆိုလို့ရှိရင်ကံညာဝိရိယဆိုတဲ့တရားသုံးပါးကိုမိတို့ကလုံဆောင်ဖြစ်ဖို့ဖြစ်နိုင်ပါတော့မလားမဖြစ်နိုင်တော့ဘူးဦးဇင်းတို့ကံတစ်ခုတည်းပုံမှန်ပြီးခိုလို့မရနိုင်တဲ့သဘောဉာဏ်တစ်ခုတည်းပုံမှန်လည်းပဲမိခိုလို့မရနိုင်တဲ့သဘောလေးတွေဟာသဘောပေါက်ဖို့လွန်တရားမှလိုအပ်လာတဲ့အတွက်ကြောင့်ဘုရင်တို့ကံယုံဉာဏ်ယုံဝိရိယယုံဆိုတဲ့ငါးသုံးကောင်အကြောင်းပေါ့ဦးဇင်းဒီနားလေးမှာနည်းနည်းလေးပြောပြပါရစေနော်ဘုရင်တို့ဝိရိယကိုယုံတဲ့ငါးတကောင်ရှိတယ်ဉာဏ်ကိုယုံတဲ့ငါးတကောင်ရှိတယ်ကံကိုယုံတဲ့ငါးကောင်ဆိုပြီးတော့ရှိခဲ့ဘူးရေပေါ့အဲ့ဒီမှာဝိရိယကိုယုံတဲ့ငါးကတဏှာတွေကိုမြင်နေဆိုရင်လည်းအလုံးတရားလင်းလင်းမြန်မြန်နဲ့ကံနဲ့ဝေးတဲ့ရင်နဲ့တဲ့နေရာကိုကြီးသွားလိုက်တယ်တခါဉာဏ်ယုံတဲ့ငါးကတော့ဘယ်လိုလုပ်လဲတဏှာတွေကိုမြင်တဲ့အခါမှာအေးဒီလိုပဲတဏှာတွေကသူ့ကိုဖမ်းလိုက်ပြီဖမ်းလိုက်တဲ့အခါမှာရေစက်နားလေးမှာသူကသင်ဟန်ဆောင်လိုက်တယ်တရားဆောင်လိုက်တဲ့ခါမှာကျတော့တင်္ဂါသေးတွေကဘာကျင်သွားလဲ။ဟောဒီငါတော့တင်နေပြီဆိုပြီးတော့ရေစက်လေးမှချလိုက်တယ်။ချလိုက်တယ်ဆိုတဲ့ခါမှာလည်းဉာဏ်ယုံနဲ့ငါဖြစ်တဲ့အတွက်ကြောင့်မို့အလွန်တရာလင်းလင်းမြန်မြန်နဲ့ရေထဲကိုပြေးဆင်းသွားတဲ့အတွက်ကြောင့်မို့အတက်ပေးကလေလွတ်မြောက်သွားခဲ့တယ်။ကံကိုယုံနဲ့ငါကိုကြည့်လိုက်။အရာရာကံတိုင်းပဲဖြစ်မှာပါလေ။ကံသာလည်းရေးကြည့်တာပဲ။ကံလည်းသာဖြစ်မှာပေါ့။ဆိုပြီးတော့ဒီတိုင်းပဲနေလိုက်တယ်။တင်္ဂါတိတွေကဖမ်းလိုက်ပြီ။ဖမ်းပြီးတော့လုတ်တင်တဲ့အတိုင်းလုတ်လိုက်တော့နောက်ဆုံးမှဖြစ်သွားလေ။ပြီးသွားတယ်။ဝိဇ္ဇတို့ဝိရိယယုံနဲ့ငါးကိုကြည့်လိုက်။သူ့မှာအသက်ရှင်နေတဲ့ကံလေးရှိနေတယ်လို့ပြောနိုင်ဘူးလား။ဟုတ်ပြီ။သူ့မှာဉာဏ်လေးမရှိနေဘူးလား။ဒီတဲကိုပြင်းသိရမယ်ဆိုတဲ့ဉာဏ်လေးမရှိနေဘူးလား။လက်တွေ့ကြကြဝိရိယကိုလည်းမထုတ်လိုက်ဘူးလား။အဲ့လိုထုတ်လိုက်တဲ့အတက်ကြောင့်မို့အတက်သေးကနေမလွတ်မြောက်သွားဘူးလားဟုတ်ပြီဉာဏ်ယုံတဲ့ငါးကိုကြည့်ဉာဏ်ယုံတဲ့ငါးကိုကြည့်လိုက်တဲ့အခါမှာအသေးသေးကနေလွတ်မြောက်နိုင်တဲ့ကံလည်းမရှိနေဘူးလားဟုတ်ပြီဉာဏ်ကလည်းသူ့မှာမရှိနေဘူးလားဒီတဲ့အခါမှာရေစက်မှပစ်ချလိုက်တဲ့အခါမှာရေသေးကိုနင်းမြန်စားပြင်းသိနေဆိုတဲ့ဝိရိယလည်းသူ့မှာမရှိနေဘူးလားဒါဆိုကံညာဝိရိယသုံးခုလုံးသူကအကူပတ်မရလိုက်ဘူးလားဒါကြောင့်မို့သူကအတက်သေးကနေမလွတ်မြောက်သွားဘူးလားလုံးရသွားတယ်ကံတစ်ခုတည်းကိုမိခိုလိုက်တဲ့ငါးကလေးကတော့အသက်မသေးသွားရဘူးလားဟုတ်ပြီဒီငါးသုံးကောင်ကိုဥပမာပြုပြီးတော့ပဲမိမိတို့ဘဝမှာကံတစ်ခုတည်းကိုလည်းမမိခိုထားကြနဲ့ပစ္စုပန်ကံပစ္စုပန်ဉာဏ်ပစ္စုပန်ဝိရိယပစ္စုပန်သတိတရားတွေနဲ့မိမိတို့ကထောက်ပံ့ပြီးတော့ကြိုးစားလိုက်ပါမှဒါလျင်မိမိတို့ရဲ့ဘဝကလေးကိုမိမိတို့ကတန်ဖိုးရှိရှိနဲ့ကျူတူပြောထောင်နေကြမှာပုဂ္ဂူလားမှန
်ပါ
ဟုတ်တယ်ဒါကြောင့်မို့မိမိတို့လူဘဝလူတန်ဖိုးကိုမိမိတို့ကမြင့်တင်တင်နဲ့တန်ဖိုးရှိရှိနဲ့ဖြစ်စေခြင်းလေဆိုရင်ကံညာဝိရိယတတိဆိုတဲ့တရားတွေကိုမိမိတို့ကတောင့်တပြုပြီးတော့အားထုတ်ကြဖို့မလိုဘူးလားမှန
်
ပါလူတွေလူဘဝလူတန်ဖိုးကိုရုပ်လျှော့ဇေနဲ့တရားတစ်ခုရှိတယ်လူမိုက်နဲ့ပေါင်းတင်ခွင့်ရရှိခြင်းဆိုတာလူဘဝလူတန်ဖိုးကိုရုပ်လျှော့ဇေတဲ့တရားတစ်ခုသာဖြစ်ပါလေ။ဒီလိုဇာတသက်မင်းသားကိုကြည့်လိုက်ပြီဆိုရင်ပေါ့။နိဗ္ဗာန်ဆိုတဲ့တရားကြီးကိုဖွင့်လက်နိုင်တဲ့တိဟိတ်ပရိသေနဲ့ပရိသေလေလာတော်ညာလေးပဲ။ဒေဝတ္တဆိုတဲ့လူမိုက်နဲ့ပေါင်းတင်ခွင့်ရလိုက်ဘူးလား။လူမိုက်ပြောတဲ့စကားကိုလည်းလက်ခံခွင့်မပေးလိုက်မိဘူးလားလူမိုက်ပြောတဲ့အတိုင်းလည်းပဲအာမထုတ်မိဘူးလားလူမိုက်ပြောတဲ့အတိုင်းကိုအာထုတ်မိလိုက်တဲ့အတွက်ကြောင့်မို့ဒီနေ့အဇာတသက်မင်းသားလောဟဂုံပင်ငရဲမှာငရဲမခံရကြဘူးလားဒါဟာတန်ဖိုးရှိတဲ့ပြိတ္တိကိုရရှိထားပါလေနဲ့တန်ဖိုးရှိတဲ့ဉာဏ်ရှင်တဲ့ပြိတ္တိကိုရရှိထားပါလေနဲ့လူမိုက်နဲ့ပေါင်းသိမိခြင်းရဲ့အပြစ်မဟုတ်ဘူးလားဟုတ်ပါဘူးဟုတ်တယ်ဒါကြောင့်မို့လူမိုက်နဲ့မပေါင်းသိမိဖို့ကတိတ်ရင်းမကြည့်ဘူးလား
မကြည့်ပါဘူး
တိတ်ရင်းကြည့်တယ် လူမိုက်ဆိုတာကဘယ်လိုသဘာဝရှိသလဲလူမိုက်ဆိုတဲ့သဘာဝကကံလင်ပတ်ကြောင်းလက္ခဏာရှိတယ်တဲ့လူမိုက်တယောက်လူတိနိုင်တဲ့တရားတွေရှိကြတယ်လူမိုက်တယောက်လူဘယ်တရားတွေကိုသိရင်သိနိုင်တယ်လဲဆိုလို့ရှိရင်သူရဲ့ကာယကံမှုဝစီကံမှုမနောကံမှုလို့ခေါ်တဲ့ကံတွေကိုကြည့်လိုက်ရင်ဆိုရင်ကာယကံမှုတွေကမစင်မစင်ဖြစ်နေတယ်မူသားစကားတွေကိုလည်းတင်းတင်းကြီးပြောနေပြီခုံးတိုက်တဲ့စကားတွေဖြစ်ခင်နေတဲ့ပုဂ္ဂိုလ်တို့ကြားမှာဖြစ်ခင်မှုတွေတပြားသွားအောင်ဘုဘက်လက်ပြောဒီဘက်လက်ပြောဆိုရင်ဂုံးတဲ့စကားတွေကိုလည်းပြောနေပြီ။တန်းတန်းတဲ့စကားတွေကိုလည်းနားမခံသာအောင်ပြောနေပြီ။ပိန်ချင်းတဲ့စကားတွေကိုလည်းပြောနေပြီ။ဆိုရင်သူကဝစီကံအစင်ကျဲဘူးလို့မပြောနိုင်ဘူးလား။ဟုတ်ပြီ။သူကသူ့တက်ကိုလည်းတတ်နေတယ်။သူ့သားများတွေကိုလည်းပဲချက်စီးနေတယ်။သူ့ဥစ္စာပစ္စည်းတွေကိုလည်းခိုးယူနေတယ်ဆိုရင်တော့ဒီပုဂ္ဂိုလ်ဟာကာယကံမှုတွေမစင်ကြဲတဲ့ပုဂ္ဂိုလ်လို့မပြောနိုင်ဘူးလားမှန်ပါဗျာဒီလိုကာယကံဝစီကံတွေမစင်ကြဲခြင်းဟာမနောကံကဒီစိတ်စော်တိုက်တွန်းလို့ဖြစ်လာတာမဟုတ်ဘူးလားမှန
်ပါဗျ
ာဟုတ်တယ်ဒါဆိုလို့ရှိရင်ဒီလိုမစင်ကြဲတဲ့ကာယကံဝစီကံမနောကံတွေပြုတင်နေတဲ့ပုဂ္ဂိုလ်တယောက်ကိုတွေ့ဒီကံတွေကလူမိုက်လို့ပတ်ကြောင်းလက္ခဏာမဖြစ်သေးဘူးလားမ
ှန်ပါ
ဗျာဒါကြောင့်မြတ်စွာဘုရားကနေပြီးတော့ကမ္မလက္ခဏောဘိက္ခုဝေဘာလောတဲ့ဘာလဆိုတဲ့လူမိုက်လို့တိကြောင်းဆိုတာကကံလင်းမှတ်သားကြောင်းလက္ခဏာရှိတယ်လို့ဒီလိုမြတ်စွာဘုရားရှင်မိတ်တော်မူပါလေနော်နောက်တစ်ခုမိမိတို့လူလင်မပညာရှိလို့လည်းလည်းကံလင်းမှတ်ကြောင်းလက္ခဏာရှိတယ်ပုဂ္ဂိုလ်တယောက်ရဲ့ကံကိုကြည့်လိုက်ဒီပုဂ္ဂိုလ်တယောက်ရဲ့ကံတွေကဖြူစင်နေကြတယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကိုပညာရှိတော်ကောင်းလို့သူ့ရဲ့ကံကမှတ်သားမပြုပေးဘူးလားပြုပေးတယ်။ဒါကိုပဲမြတ်စွာဘုရားရှင်ကနေပြီးတော့ကမ္မလက္ခဏောသတိတော်တဲ့။ပညာရှိသတော်ကောင်းလို့ကံလင်မှတ်သားကြောင်းလက္ခဏာရှိတယ်လို့ဒီလိုမြတ်စွာဘုရားရှင်မိတော်မူပါတယ်နော်။အဲဒီတော့ပုဂ္ဂိုလ်တယောက်ရဲ့ကာယကံဝစီကံမနောကံတွေကိုကြည့်လိုက်။သူရဲ့ကံတွေကဖြူစင်နေကြတယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာပညာရှိသတော်ကောင်းလို့မသိနိုင်ဘူးလား။သိနိုင်တယ်။အခုရှင်ဒီဝတ္တကိုကြည့်ကာယကံကိုကြည့်လိုက်ရင်ဆိုရင်လက်စွာဖျားရှင်ကိုနီးညို့ညို့နဲ့တပ်ပြက်ဖို့ရန်အတွက်မကြိုးစားခဲ့ဘူးလားမှန
်ပါ
ဗျာဒီသမားတွေကိုသေလွတ်ပြီးတော့လက်စွာဖျားရှင်ကိုတပ်ဖို့ရန်လည်းမခိုင်းသေးခဲ့ဘူးလားမှန
်ပါ
ဗျာဝစီကံမစင်ကြင်မှုကိုလည်းပဲရှင်ဒီဝတ္တမှာမတွေ့ရဘူးလားမ
ှန်ပါဗျ
ာဟုတ်ပြီဒီကာယကံဝစီကံနှစ်ပါးစလုံးဟာမနောကံကနေသိစော်တည်တွန်းလိုက်တဲ့အတွက်ကြောင့်မဟုတ်ဘူးလားဒါဆိုရင်စင်ဒီဝဒဟာလူမိုက်လားပညာရှိလားလူမိုက်ပဲဒါဆိုလို့ရှိရင်အဇဒတ္တမင်းသားဖြစ်တဲ့ဖြစ်တဲ့အကျိုးတရားဖြစ်တဲ့ဖြစ်တဲ့အကျိုးစီးပွားကိုမရရှိလိုက်တာကဘာလို့ခေါ်တဲ့လူမိုက်နဲ့ပေါင်းသိမ်းပြီးလိုက်လို့မဟုတ်ဘူးလားဟုတ်ပြီဒါဆိုလို့ရှိရင်တန်ဖိုးရှိတဲ့ဘဝတစ်ခုကိုတန်ဖိုးရှိရှိနဲ့အကျိုးရှိရှိဖြစ်အောင်မိမိတို့ကဂုဏ်လုံးစည်းစင်းနဲ့အတုံးချခြင်းနဲ့လက်တွေ့ကျင့်ကြံနေတယ်ဆိုလို့ရှိရင်အဲ့လိုကာယကံမစင်ကြယ်နေတဲ့ပုဂ္ဂိုလ်တွေဝစီကံမစင်ကြယ်တဲ့ပုဂ္ဂိုလ်တွေမနောကံမစင်ကြယ်နေတဲ့ပုဂ္ဂိုလ်တွေကိုတွေ့တဲ့အခါမှာမိမိတို့ကပေါင်းသိဖို့ကောင်းပါမလားကောင
်းပါ
ဘူးဘယ်လိုမှမသိတော့ပါဘူးဒါကြောင့်ဒီနေရာလေးမှာလူမိုက်ဆိုတဲ့ပုဂ္ဂိုလ်တွေနဲ့မပေါင်းသိထိုက်တဲ့သဘာဝလေးဦးဇင်းတို့ရသောပြန်အလောင်းတော်ဘုရားအဂိတိရှင်ရတိဖြစ်တဲ့ရှင်တို့ကသူတောင်းခဲ့တဲ့သူတောင်းမှုလေးကိုဒကာဒကာမအပေါင်းသူတော်ကောင်းတို့အကျိုးရှိစေခြင်းကဒီနာလေးမှာဦးသိန်းနည်းနည်းလေးပြောချင်ပါလိမ့်နော်ဟုတ်ပြီအဂိတိရှင်ရတိဆိုတာကသောင်းငံရတိဝိုင်းဝိုင်းလဲနေတဲ့လူသူမကြီးတဲ့တောင်းမြန်ကြီးထဲမှာကိုပြုံးစေပြုံးတပြုံးပြုံးနဲ့သမထကျင့်စဉ်ဝိပဿနာကျင့်စဉ်တွေကိုလက်တွေ့ကျင့်ကြံကျိုးကိုအတုပ်နေပြီးတော့ဖျားဖြစ်ပေါ်ရန်အတွက်ပါရမီ၁၀ပါးကိုဖြည့်တင်နေတဲ့ပုဂ္ဂိုလ်ပဲဖြစ်ပါလေ။ဟာဦးဇင်းတို့အဂိတိရှင်ရင်သိဖျားလောင်းတော်ရဲ့ဒီလကုံသမာဓိကိုပညာကုံတွေကအလွန်တရာမှအောက်ကောင်းတဲ့အတွက်ပဇာမင်းကြီးဂန္ဓုပရလာမြတ်ကြောင့်ဖျားကြီးလည်းပဲသိပါလေအချင်းရာကိုကြပြီ။ကြတဲ့အခါမှာ ဒီအကိတ်ကြီးဆင်းရဲတဲ့ရဲ့နှလုံးသွင်းဓာတ်ခံကိုတိလို့တဲ့အတွက်ကြောင့်မို့သုံးသမ်းပြီတတော်ပဲဆိုကြလို့နောက်ဆုံးအကိတ်ကြီးဆင်းရဲတဲ့ရဲ့ဘုရားဖြစ်လို့တဲ့ဓာတ်ခံနဲ့ပါရမီကိုဖြစ်ဖြစ်နေတယ်ဆိုတာကိုသိလိုက်ရတဲ့အခါမှာအလွန်တရာမှပြင်ညွန်သွားတဲ့အတွက်ကြောင့်မို့လိုရာစုတောင်းဖို့အတွက်ကိုကြောက်ဆိုခဲ့ဥပါလေအဲဒီကမှာအကိတိချင်းရင်သေးကလည်းတောင်းဆိုခဲ့တဲ့သူတွေထဲကသူတစ်ခုပဲဆိုကြသူနောက်တစ်ခုဆိုရတော့ဘုဒ္ဓကြာအစလုံးအကိတိချင်းရင်သေးဟာလူမိုက်တွေကိုမမြင်ရပါလို့ဤလူမိုက်အကြောင်းကိုမကြားရပါလို့ဤလူမိုက်နဲ့မပေါင်းပေါ်မမီဝဲရပါလို့ဤလူမိုက်နဲ့အလာဘတလာဘစကားမပြောဆိုရပါလို့ဤလူမိုက်ပြောတဲ့စကားကိုမနစ်ချက်ရပါလို့ဤလို့ဒီလိုဆုတောင်းပါလေဒီစုကိုဒကာဒကာမကြီးလည်းတောင်းဖို့မကောင်းဘူးလားမှန်ပါဗျာဘုရင်တို့ဖျားဖြစ်ဖို့ရန်ပါရမီဖြည့်နေခဲ့တယ်ဖျားလောင်းတော်ဒီပင်လင်းဒီလိုစုကိုတောင်းတယ်ဒီလိုစုကိုတောင်းရင်ဒီလိုစုကတီလဆိုတဲ့မျိုးပေါ်မှာရက်တည်ပြီးတော့ဒီလိုကုသိုလ်ဒီလိုဆုတောင်းကိုပြုလိုက်မယ်ဆိုရင်ဒီလရှိတဲ့ပုဂ္ဂိုလ်ရဲ့တောင်းတတဲ့ဟူသမျှမချွတ်ဧကံပြည့်ပြည့်စုံမယ်လို့ငါပြဟောပါတယ်လို့မြတ်စွာဘုရားရှင်မိတော်မူတဲ့အတိုင်းပဲဒီလိုဆုကလေးတွေကိုတောင်းလိုက်မယ်ဆိုရင်လူမိုက်တွေကိုမမြင်ရဘူးဆိုရင်မကောင်းဘူးလားလူမိုက်အကြောင်းကိုမတားရဘူးဆိုလို့ရှိရင်ဆန်းတော်မှုမဖြစ်ဘူးလားလူမိုက်နဲ့မပေါင်းဖော်ရဘူးဆိုလို့ရှိရင်သာသနာ့မင်းသားကဲသူအကျိုးရုပ်တဲ့အဖြစ်မျိုးဖြစ်ပါတော့မလားဖြစ်ပါဘူးဗျာလူမိုက်နဲ့အန်လာဘတန်လာဘစကားမပြောဆိုရဘူးဆိုလို့ရှိရင်လည်းသာသနာ့လူအကျိုးရုပ်ပါတော့မလားဖြစ်ပါဘူးဗျာလူမိုက်ပြောတဲ့စကားကိုလည်းမနစ်ဆိုင်တဲ့ပုဂ္ဂိုလ်အန်လာဘတန်လာဘစကားပြောခြင်းရခြင်းတို့တော်မှလူမိုက်ရဲ့စကားကိုမနစ်ဆိုင်တဲ့ပုဂ္ဂိုလ်ဖြစ်ခဲ့တယ်ဆိုရင်သာသနာ့လူလူမိုက်ရဲ့စကားနောက်လိုက်ပြီးတော့ရှင်းပြန်သူ့ကိုအားထုတ်ပြီးအကျိုးမဲ့ဖြစ်စေတဲ့လောဟဂုံမြူရဲ့မှာငဲခံနေရတဲ့ဘဝမျိုးဖြစ်ပါတော့မလားမဖြစ်ပါဘူးဗျာဖြစ်တော့ဘူးဒါကြောင့်မို့လူမိုက်ကိုမမြင်တွေ့ရပါလို့ဤလူမိုက်အတောင်းကိုမကြားရပါလို့ဤလူမိုက်ကိုမပေါင်းဖော်ရပါလို့ဤလူမိုက်နဲ့အန်လာဘတန်လာဘစကားမပြောသူရပါလို့ဤလူမိုက်ပြောတဲ့စကားကိုမနစ်တတ်ရပါလို့ဤလို့ဒီလိုပါကြောင့်အဂိတိဆင်းရဲသိဟာတောင်းရပါသလဲလို့နတ်တို့ကိုအစိုးရတဲ့သံဃာမင်းကမေးမြန်းလိုက်တဲ့အခါမှာလူမိုက်ဆိုတာကနိမန်လမ်းမှာမဟုတ်ဒီကိုနိမန်လမ်းမှာလုံးရတတ်တတ်ပါလေမတိုက်တွန်းတဲ့မတိုက်တွန်းထိုက်တဲ့လုပ်ငန်းရည်ဒီမှာလွတ်တာလွတ်ပါလို့ဒီလူမိုက်တွေကတိုက်တွန်းတတ်ပါလေနိမန်လမ်းမှာကိုအထွတ်မြတ်ထားတတ်ကြတယ်သူကိုပြောဆိုဆုံးမပင်ဆိုရင်လည်းပဲပြောရကောင်းသလားဆိုပြီးတော့အမြင့်ထွက်တတ်တယ်လူကျင်ဝလူဝိညာဉ်ကိုလည်းမသိဘူး။ယံကျင်ဝယံဝိညာဉ်ကိုလည်းမသိဘူး။သိတယ်ဆိုရင်လည်းဘယ်တော့မှမသိတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတဲ့ကြောင့်မို့လူမိုက်တွေနဲ့မမြင်ရလို့မကြားရလို့မပေါင်းဖော်ရလို့အလာပဒလာပမပြောဆိုရလို့ချင်းလူမိုက်ပြောတဲ့စကားကိုမနစ်တတ်ရလို့ချင်းပဲဖြစ်ပါလေလို့ဒီလိုမျိုးဦးဇင်းတို့ဘုရားလောင်းတော်အဂိတိရှင်ရသေးကနေတန်လေပြီးတော့ဖိတ်တော်မူခဲ့ပါလေနော်ဟုတ်ပြီတကယ်ကြံကြည့်လိုက်မယ်ဆိုရင်ပေါ့ဘုရင်တို့ရှင်ဒီဝေတ္တဟာဖခင်တော်ဖြစ်တဲ့အလွန်တရာမှယေရှုကြီးမားလာတဲ့ယေရှုဂုံတွေနဲ့ပြည့်စုံနေတဲ့ဖခင်တော်ဖြစ်သူကိုတပ်ဖို့ရန်တိုက်တွန်းတယ်ဆိုတာကနိမလမ်းမကိုနိမလမ်းမလုပ်ပြီးတော့ပြတာမဟုတ်ဘူးလားမတိုက်တွန်းတဲ့မတိုက်တွန်းထိုက်တဲ့အလုပ်ကိုလွတ်တာလွတ်ပါဆိုပြီးတော့တိုက်တွန်းတာမဟုတ်ဘူးလားနိမလမ်းမကိုအထွတ်မြတ်ထားတာမဟုတ်ဘူးလားမှန်ပါဗျာဟုတ်ပြီမြတ်စွာဘုရားရှင်ကိုရှင်ဒီဝတ္တကနေပြီးတော့မြတ်စွာဘုရားရှင်တတ်တော်ကြီးပါပြီမြတ်စွာဘုရားရှင်ဟာဖလားသမာဘတ်ကိုဝင်စားပြီးတော့ချမ်းချမ်းသာသာနဲ့နေတော်မူပါတပည့်တော်ကိုသံဃာတွေကိုအပ်ပြီးတော့တပည့်တော်သံဃာတွေကိုတောက်လျှောက်ပါမယ်မြတ်စွာဘုရားဆိုပြီးတော့သံဃာတော်တွေကိုအပ်ခိုင်းနေဆိုတာကမိမိပမာဏကိုမိမိမသိတဲ့တောင်းဆိုမှုမဟုတ်ဘူးလားမှန်ပါဗျာဘုရားတို့သာလျင်မှပြုနိုင်တဲ့ဘုရားရာတွေကိုလိုချင်တယ်ဆိုတာကဒါကမိမိပမာဏကိုမိမိမသိတဲ့သဘောမဟုတ်ဘူးလားမှန်ပါဗျာဟုတ်တယ်နော် တခါအဲ့လိုမျိုးပြောတဲ့အခါကျမြတ်စွာဘုရားရှင်ကနေကဲ့ရဲ့ဒီလိုပြောခြင်းဟာမသိလျော်ဘူးဆိုပြီးတော့ကဲ့ရဲ့တဲ့အခါမှာသုံးပါတဲ့အခါမှာဒါကိုလက်ခံလိုက်လာတဲ့ပုဂ္ဂိုလ်ဖြစ်ခဲ့ရလားမဖြစ်ခဲ့ဘူးမဖြစ်ခဲ့ဘဲနဲ့မြတ်စွာဘုရားနဲ့ဆန့်ကျင်တဲ့ပြုတ်ပြီးတော့ညှတော့တာကြီးမထွက်ခဲ့ဘူးလားထွက်ခဲ့တယ်ဒါကြောင့်မို့ကျောင်းသူသုံးပါတဲ့အခါမှာအမြင့်ဒေါသမထက်တတ်ဘူးလားထက်တတ်တယ်ဒါကြောင့်မို့ဒီလိုလူမိုက်မျိုးကိုမပေါင်းသိရခြင်းဟာမကောင်းဘူးလားမ
ှန်ပါ
ဗျာကောင်းတယ်လူမိုက်သာဖြစ်ပါစေလူကျင့်ဝတ်ကိုသာဥကြီးထဲမှာဘလောက်ပဲဖတ်တာဖတ်တာယဟန်သာဖြစ်ပါစေသာဥကြီးထဲမှာယဟန်ပြည့်ဖို့ဒီကိုဘလောက်ပဲဖတ်တာဖတ်တာတိတော့သိတယ်ဒါပေမဲ့ဘယ်တော့မှမသိဘူးတဲ့လူမိုက်တွေလည်းရှိတယ်ယဟန်မိုက်တွေလည်းမရှိကြဘူးလားကြည့်ကြလေဒါကြောင့်မို့ဒီလိုမျိုးလူမိုက်တွေ ਨੇ မပေါင်းသိရခြင်းကစိတ်ကိုကောင်းတယ်ဆိုတဲ့အတွက်ကြောင့်လူမိုက် ਨੇ မမြင်ရခြင်းလူမိုက်တောင်းကိုမကြားရခြင်းဆိုတဲ့ဒီလိုစုတွေကိုဒီနေ့တရားနာပြည့်တဲ့တော်ကောင်းတွေဘုရားမှာစုတောင်းတဲ့အခါမှာစုတောင်းမှုတစ်ခုတိုးပြီးတော့ဒီနေ့ကစပြီးတော့ပြုတာကိုမကောင်းဘူးလားမှန
်ပါ
ဗျာဟုတ်ပြီဒါကြောင့်မို့လူဘဝလူတန်ဖိုးကိုရုပ်လျှော့ဇင်နိုင်တဲ့လူမိုက် ਨੇ မပေါင်းသိမသက်ဆံခြင်းမမီဝဲခြင်းလူမိုက်စကားကိုမနစ်ဆိုင်ခြင်းဆိုတဲ့ဒီလိုအသိဉာဏ်ကလေးတွေနဲ့ဘဝကိုယက်တည်နိုင်တဲ့တရားခီးတစ်ခုကိုဖြတ်သန်းခင်ရဖို့အတွက်ဘုရားတို့ဘုရားလောင်းတော်အာဂိတိရှင်ရတိသူတောင်းတကယ်သူပဲတရားနာပိတ္တရာသူတောင်းကြဖို့လိုတယ်လို့ဦးသိန်းကတော့တိုက်တွန်းပါမယ်နော်ဟုတ်ပြီလူဘဝလူတန်ဖိုးကိုတန်ဖိုးရှိရှိနဲ့အကျိုးရှိရှိနဲ့ကျင့်ကြံသူကိုအားထုတ်နိုင်ဖို့အသုံးချနိုင်ဖို့အရန်အတွက်ကလူလိမ္မာပညာရှိကိုကောင်းတဲ့ဒီဝဲစိက္ကမိဖို့သိအရင်းကြီးပါလေ။ဘုရားတို့အသာတသမင်းသားဟာဘာကမဲတော်ကိုတပ်ပြတ်ခြင်းဆိုတဲ့ပြိတုဂါရကကံကိုကျူးလွန်ခဲ့တာမှန်တယ်။ဒီကံကြောင့်တကယ်အကျိုးပေးကြပြီဆိုရင်တော့မာဝီအဝီစီငယ်ကြီးမှာအကျိုးပေးမှာဧကံအမှန်နဲ့ဖြစ်ပါလေ။ဒါပေမဲ့တချိန်ပေါ်ဒီရှင်ဒီဝတ္တနောင်တရလူမြတ်စွာဘုရားရှင်ကိုတောင်းပန်မယ်ဆိုတဲ့စိတ်တည်းမိမိရဲ့တပြည့်တပန်းတွေကဂရင်ညောင်ဆောင်ကိုထမ်းရွက်ပြီးတော့ရှင်ဒီဝဒဖြစ်တဲ့ပုဂ္ဂိုလ်ကဂရင်ညောင်ဆောင်ထက်မှာတက်စီပြီးလာတဲ့အချိန်ပေါ့ဒဏ္ဍာရောက်တဲ့အခါမှာဂရင်ညောင်ဆောင်ကိုချလိုက်ကြတယ်ဒီဂရင်ညောင်ဆောင်ကိုသံပိုးလာကြတဲ့တပြည့်ဖြစ်တဲ့ပုဂ္ဂိုလ်တွေကရေကန်နီးမှဒီဂရင်ညောင်ဆောင်ကိုချလိုက်ပြီးရေသုံးသပ်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ရေသနာကပ်ပြီးသွားလိုက်ကြတယ်အဲ့ဒီအချိန်မှာရှင်ဒီဝဒရဲ့ကံတွေကတိုးပေးကြပြီဖြစ်တဲ့အတွက်ကြောင့်မို့မဟာဗတိမေကြီးဖြစ်တဲ့တမေမဟာဗတိမေကြီးဒီနေ့ထမ်းသာလို့မနိုင်တော့အောင်အလုံးတရားကြီးလေးတဲ့ဘုရားကိုသွေးသိမ့်တည်အောင်ပြုတဲ့ကံတန်ခါသိမ့်ခွဲတဲ့ဒီလိုအာတိဆုံးကံတွေကိုပြုခဲ့တဲ့ကံကြီးကတမေဖြစ်တဲ့မဟာဗတိမေကြီးထမ်းရလို့မနိုင်တော့အောင်ကိုထက်ချမ်းကွဲပြီးတော့နောက်ဆုံးမြေမြူတဲ့ဘဝကိုမြောက်ခဲ့ရဘူးလားဟုတ်ကဲ့ရတယ်ဒီတင်းကိုအစရတမင်းသားကြားတဲ့အခါမှာအလုံးတရားမှတုန်လှုပ်သွားပြီအလုံးတရားမှကြောက်ရွံ့တဲ့စိတ်ကြီးဖြစ်လာပြီအလုံးတရားမှဘူပန်နေတဲ့စိတ်ကြီးဖြစ်လာပြီမိမိလည်းပဲခမဲတော်ဖြစ်တဲ့ဒိဋ္ဌိဓာရမင်းကြီးကိုတတ်မိပြီမိမိလည်းပဲဒီလိုအကျိုးတွေကိုခံရတော့မလားဆိုတဲ့ဒီလိုစိတ်တွေကတဖွာဖွာနေဖြစ်ပေါ်လာပြီဒီလိုစိတ်ကြီးဖြစ်ပေါ်လာတဲ့အခါမှာညညဆိုရင်လည်းလည်းလက်လက်ပြီးတို့ပြီညညဆိုရင်လည်းပဲအဲ့လိုမပြောတဲ့အခါမှာစိတ်တွေကချောက်ချလာပြီဒီတစ်ခါမှာကိုယ်ကိုယ်ရာကိုရှာလာခဲ့ပြီပေါ့ကိုယ်ရဲ့ကိုယ်ကိုယ်ရာကိုရှာမယ်ဆိုတဲ့စိတ်နဲ့မတ်တွေကိုမင်းမြန်တဲ့ဇီဝကသိစရာကိုလည်းမင်းမြန်တဲ့အခါမှာနောက်ဆုံးမှာဇီဝကသိစရာကနေပြီးတော့ဘုရင်တို့မြတ်စွာဘုရားလောင်းတော်ကိုသိကမယ်ဆိုလို့ရှိရင်တော့တတရာရနိုင်ပါတယ်ဆိုပြီးတော့ဒီလိုမျိုးအကြံပေးတဲ့အကြောင်းကိုမြတ်စွာဘုရားရှင်ဆိုတဲ့သူတော်ကောင်းကြီးကိုမိခိုခွင့်သိက္ခခွင့်လဲလျောင်းခွင့်ထောက်ပံ့ခွင့်သာသနာတော်ကြီးကိုထောက်ပံ့တဲ့တရားတွေထဲမှာပြန်တဲ့မရှိတဲ့ပုဂ္ဂိုလ်မျှဖြစ်အောင်ကိုကုသိုလ်ကံတွေကိုစေချာစိုက်ပျိုးနိုင်လိုက်ခဲ့တဲ့အတွက်ကြောင့်မို့မာဝီစီမြဲမှာအကျိုးပေးမဲ့ကံရဲ့ဒီနေ့ကံကနေပြီးတော့လောဟဂုံပြီးငရဲမှာငရဲခံရရတယ်ဆိုတဲ့သိငယ်တွေကံကိုပြောင်းသွားရခြင်းပဲဖြစ်ပါတယ်ဆိုတာတရားနာပိဋကတွေနားလည်ကြရဲ့လားဟုတ်ပြီဒါဆိုလို့ရှိရင်မိမိတို့အနေနဲ့ လူလိမ္မာပညာရှိကိုမိဝဲစည်းကပ်ပေါင်းဖော်ရခြင်းဟာအင်မတန်ကြီးနေတဲ့ကုသိုလ်ကံတွေကိုမဖြစ်စေဘူးလားအင်မတန်အာကောင်းနေတဲ့ဆိုရခဲ့တဲ့အကုသိုလ်ကံတွေရဲ့အကျိုးတွေကိုလည်းပဲချော့ဖားသွားအောင်ပြန်လည်ပြီးတော့မပြုတ်ပြင်ပေးနိုင်ကြဘူးလားပြုတ်ပြင်ပေးနိုင်ကြတယ်ဒါကြောင့်မို့ဘုရားတို့ဖျားအောင်တော့အဂိတိရှင်ရေတိဟာလူမိုက်နဲ့မပေါင်းဖော်လူတဲ့သူ့ကိုတောင်းပြီးရတော့မှာလူလိမ္မာပညာရှိနဲ့ပေါင်းဖော်မိဝဲသိက္ခာရပါလို့ဤဆိုတဲ့သူ့ကိုဆက်ပြီးတောင်းခိတာပါပဲဘယ်လိုသူ့တောင်းတယ်လဲဆိုရင်နတ်တို့ကိုအစိုးရတော့ဘုဒ္ဓဓမ္မကျွန်တော်အဂိတိရှင်ရေတိဟာလူလိမ္မာပညာရှိကိုမြင်တွေ့ရပါလို့ဤလူလိမ္မာပညာရှိတောင်းကိုတားရပါလို့ဤလူလိမ္မာပညာရှိနဲ့ပေါင်းဖို့ပြီးဝဲသိက္ခာရပါလို့ဤလူလိမ္မာပညာရှိနဲ့အန္နာပသန္လာပစကားပြောဆိုရပါလို့ဤလူလိမ္မာပညာရှိပြောတဲ့စကားကိုနှိမ့်ထက်ရပါလို့ဤဒီလိုသူ့ကိုတောင်းခဲ့တာကိုကြည့်လိုက်ရင်ဘုရားတို့မြတ်စွာဘုရားရှင်ဆိုတဲ့သူတော်ကောင်းကြီးဟာနိမန်လမ်းမှန်ကိုနိမန်လမ်းမှန်လုပ်ပြီးမပြခဲ့ဘူးလားမတိုက်တွန်းတဲ့မတိုက်တွန်းထိုက်တဲ့လုပ်ငန်းရပ်ဒီမှာမတိုက်တွန်းခဲ့ဘူးဆိုတာဘုရားတို့သာတသက်မင်းသားကိုကောင်းကျိုးချမ်းသာတွေဖြစ်အောင်လုပ်ခဲ့တဲ့အချိန်မှာမတွေ့မြင်ရဘူးလားဟုတ်ပြီဘုရားတို့လူလိမ္မာပညာရှိတွေဟာနိမန်လမ်းမှန်ကိုအထွတ်မြတ်ထားတတ်ကြပါလေပညာရှိသူတော်ကောင်းတွေဟာပြောဆိုဆုံးမမယ်ဆိုရင်လည်းလက်ခံလေးရှိကြတယ်။ယံကျေဝယံဝိနည်းလူကျေဝလူဝိနည်းကိုလည်းသိတယ်။သိတဲ့အတိုင်းလဲရှင်းကြတယ်။ဒါကြောင့်မို့လူလိမ္မာပညာရှိကိုမြင်တွေ့လိုပါ၏။လူလိမ္မာပညာရှိအကြောင်းကိုစားရပါလို၏။လူလိမ္မာပညာရှိနဲ့ပေါင်းဖို့မြည်ဝဲသိကြရပါလို၏။လူလိမ္မာပညာရှိနဲ့အန္လာပသန္လာပစကားပြောဆိုကြပါလို၏။လူလိမ္မာပညာရှိပြောတဲ့စကားကိုနှိမ့်ထက်ရပါလို့ဤဆိုတဲ့စကားဟာလည်းပဲဘုရင်တို့တရားနာပြည့်တဲ့သူတော်ကောင်းအပေါင်းတို့တွေဟာတောင်းတဲ့သူတခုမဟုတ်ဘူးလားဟုတ်တယ်ဘုရင်တို့လူလိမ္မာပညာရှိနဲ့ပေါင်းသင်မိဝဲရခြင်းဟာလူဘဝလူတန်ဖိုးကိုမြင့်တင်ပေးနိုင်တဲ့အတွက်ကြောင့်မို့လူလိမ္မာပညာရှိတဲ့နေရာကိုမိမိတို့ကရောက်အောင်သွားကြဖို့လိုတယ်လူလိမ္မာပညာရှိတဲ့ကျောက်သူနေတဲ့စကားတွေကိုနားကြားခွင့်ရအောင်မိမိတို့ကကြိုးစားကြဖို့လိုတယ်။လူလိမ္မာပညာရှိတွေပြောတဲ့စကားကိုလည်းနှိမ့်ထိုက်တဲ့ပုဂ္ဂိုလ်တွေဖြစ်အောင်ကြိုးစားကြဖို့တော့လိုတယ်။ဒီလိုကြိုးစားပါမှမိမိတို့ရဲ့လူဘဝလူတန်ဖိုးဟာတန်ဖိုးရှိမှဖြစ်ပါလေနော်။ဟုတ်ပြီ။ဓမ္မပိသက်ဒီအင်္ဂတ်နေသားပြီလား။အတန်လေးတွေကသင်ကုန်ကြပြီ။ဟုတ်ပြီနော်။เออง่ายเลยพอมาเว้ยบาผิดรู้เลยเตียก็อสงสัตว์รู้ไม่อยากได้กูบาผิดรู้เลยคู่มามวยพี่တော့บวชแท้ๆนี่แหละกาลนี่เว้ยชื่อนี่นี่แหละหมอกูล่ะครับเบรี่ป่วยอ่ะมั้ยเบรี่นี่တော့ป่วยอ่ะมั้ยถูกพี่เนาะถูกพี่ไอ้ที่ป่วยพี่တော့มาเว้ยเตียกูอสงสัตว์တော့มั้ยเตียนานิดะเตียนานายดล่ะถูกพี่นายเห็นတော့พอมั้ยเนาะเออๆถูกพี่ถูกพี่လူဘဝလူတံဘိုးဟာတဏှာရဲ့ဆင်းရဲမှုတဏှာရဲ့ဆင်းဆောင်မှုနောက်ကိုမလိုက်ပါမှအကျိုးပြည့်စုံပြည့်စုံနိုင်တယ်လို့ပဲလူဘဝလူတံဘိုးဟာသတိတည်းကံတွေကခွဲခြားပြီးနေတယ်လို့ပဲပစ္စုပန်ကံကြံဝီရိယဆိုတဲ့တရားတွေကလည်းပဲခွဲခြားပြီးနေကြတယ်လို့ပဲလူမိုက်ကိုပေါင်းဖော်ရခြင်းဆိုတဲ့အကြောင်းတရားလူလိမ္မာပညာရှိကိုမိဝဲသိက္ခာရခြင်းဆိုတဲ့ဒုတိယတွေကမိမိတို့ရရှိထားတဲ့လူဘဝလူတံဘိုးကိုအကျိုးရှိအကျိုးမဲ့နှစ်ထွေခွဲပြားအောင်ပြုလုပ်ပေးနိုင်တယ်ဆိုတာကိုသိခဲ့ကြပြီနော်ဟုတ်ပြီလူဘဝလူတံဘိုးကိုအကျိုးရှိရှိကောင်းလွန်စေခြင်းလေဆိုရင်လူဘဝလူတံဘိုးကိုမြင့်မြတ်သွားအောင်မြင့်မားသွားအောင်နိစ္စသွားအောင်ထုတ်ပြီးနိုင်တဲ့သောက်တစ်မျိုးသော
ကြောင်းချင်းရလည်းရှိနေသေးတယ်။အဲ့ဒီအကြောင်းကဘာလဲဆိုရင်ဝန်ကျင်ဆိုတဲ့မိမိတို့နေထိုင်တဲ့ဝန်ကျင်ကလည်းပဲမိမိတို့ရဲ့တန်ဖိုးကိုကြောင်းလဲပေးမှဖြစ်ပါလေ။လူဘဝလူတန်ဖိုးဟာမိမိတို့နေထိုင်တဲ့ဝန်ကျင်ပေါ်မှာများစွာမိနေပါလေ။ဘုရားတို့ဒီကြောင်းလေးကိုပေါ်ပြီးပို့ပြီးတော့အတိတ်ပဲပေါ်လင်လာရအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ဒီလောကကြီးမှာတကယ်တည်းစားဖြစ်ပေါ်ခဲ့ဘူးတဲ့အကြောင်းချင်းရာလေးတစ်ခုကိုဘုရားဒီနေရာကနေအလုံးရဲ့အကျိုးစီးပွားအလုံးမှာပြောဆိုမယ်ဒီလိုစိတ်ဆန္ဒရှိနေတယ်နော်အဲ့တော့ဘုရားတို့1920ခုနှစ်ဒုံကဒုဒသူ1920ခုနှစ်ဆိုရင်တော့အဲ့ဒီ1920ခုနှစ်ဒုံကမွေးဖွားခဲ့တဲ့ပုဂ္ဂိုလ်တွေဒီနေ့အသက်ရှင်နေတော့ဦးမယ်ဆိုရင်တော့အသက်ရဘယ်လောက်ရှိမလဲအသက်80ခန်းနေလောက်တော့ရှိနေပြီပေါ့ဟုတ်ပြီနော်ဒီဒိဋ္ဌတဲမှာအသက်85နှစ်ပုဂ္ဂိုလ်ပါလားမပါဘူးဒါဆိုရင်ဒီဖြစ်ရဖြစ်ခဲ့တာကတရားနာပြည့်တဲ့နဲ့တရားဟောပုဂ္ဂိုလ်တို့မမွေးဖွားခဲ့ခင်ချိန်ကားလို့မပြောနိုင်ဘူးလားမှန်ပါပါဘုရားဟုတ်ပြီအဲ့ဒီဖြစ်ရကလေးဟာပတ်ဝန်းကျင်ရဲ့အရေးပါမှုကိုပြောပြနေတဲ့အကြောင်းအရာလေးတစ်ခုပဲဖြစ်ပါတယ်ဘုရင်တို့1920ခုနှစ်နောက်တုန်းကအိန္ဒိယတိုင်းပြည်ကလကတာမြို့ရဲ့အနီးနားဝန်းကျင်ပေါ့ဒီနာဝန်ကျင်ဆိုတော့ညာလေးပဲကီလိုမီတာ130လောက်လမ်းကွာတဲ့ရွာကလေးတစ်ခုမှာတည်င်းစကားတစ်ခုဖြစ်ပေါ်လာခဲ့ရေတောထဲမှာတောခွေးတွေဓာတ်ထဲမှာခွေးတန်တန်နဲ့လူသားနှုတ်ဦးကိုတွေ့နေရပါတယ်ဆိုတဲ့ဒီတည်င်းစကားလေးတစ်ခုဖြစ်ပေါ်ခဲ့ပါတယ်ဒီလိုတည်င်းစကားဟာဒဇနဲ့ဒဇပြတ်နှံ့သွားလိုက်တာနောက်ဆုံးသဒ္ဒနာပြုပုဂ္ဂိုလ်တွေလို့ဆိုရမယ်ဇနီးမောင်နှံနှစ်ဦးပေါ်ဒီဦးစင်တင်တာတော့ခရစ်ယာန်ဘာသာဝင်သဒ္ဒနာပြုဇနီးမောင်နှံနှစ်ဦးလို့တော့ဒီလိုတင်မိတယ်စာထဲမှာတော့ဖော်ပြထားခြင်းမရှိဘူးသဒ္ဒနာပြုဇနီးမောင်နှံနှစ်ဦးလို့ပဲဖော်ပြထားရပေါ့နော်ဒီဇနီးမောင်နှံလည်းပဲဒီတရင်ကိုစိတ်ဝင်စားတာလေဒီတရင်စားတဲ့တော်ကြီးတဲ့ကိုဝင်သွားပြီးတော့ဒီလာသမှုသူသူသားမှုသုံးသားမှုပြုလိုက်တဲ့အခါမှာတကယ်ပဲတောခွေးတည်သားထဲမှာလူသားစင်စစ်ဖြစ်တဲ့ပုဂ္ဂိုလ်နှုတ်ဦးဟာခွေးတွေကဲ့သို့တွားတွားပြီးတော့နေနေတာကိုတွေ့လိုက်ရတယ်ဒီလိုတွေ့လိုက်တဲ့အခါမှာကရုဏာဖြစ်တယ်ကရုဏာဖြစ်တဲ့အတွက်ကြောင့်ဒီတောခွေးတည်သားထဲကနေပြီးတော့ခက်ခက်ကြဲကြဲပဲဒီလူသားနှုတ်ဦးကိုဖန်ဆီးပြီးတော့မိဘမဲ့ကျောင်းကိုပို့ပြီးတော့လူသားပြန်လဲဖြစ်မြောက်ရေးဆိုတဲ့ဤမန်းတဲ့နဲ့ပညာတွေကိုပြန်လဲပေးဖို့ရန်အတွက်စူးစမ်းခဲ့ကြပါတယ်ဒီလူသားစင်စစ်ဖြစ်နေတဲ့ဒီခွေးတန်တန်ခွေးဘဝလူရည်တည်လှူရှားနေတဲ့ဒီလူသားတို့ဦးလေးကိုဖန်ဆီးလိုက်တဲ့အခါမှာတွေ့ရှိလိုက်ရတာကတော့အမျိုးသားတို့ဦးမဟုတ်ပါဘူးအမျိုးသမီးငယ်လေးနှစ်ဦးဖြစ်နေတယ်ဆိုတာကိုသိလိုက်ကြပါလေအသက်အရွယ်ကိုခန့်မှန်းသိလိုက်တဲ့အခါကျတော့7နှစ်ခွဲအရွယ်လောက်ရှိနေကြပြီဒီအမျိုးသမီးငယ်လေးနှစ်ဦးဟာတောခွေးကြီးကပြုစုစောက်ရှောက်ပြီးတော့တောခွေးကြီးကမှကြီးပြင်းလာရတော့ခွေးကမွေးရင်ခွေးသားမဖြစ်ဘူးလားတောခွေးကမွေးရင်လည်းတောခွေးကြီးပဲမဖြစ်ကြဘူးလားလူကမွေးရင်လူသားပဲမဖြစ်ဘူးလား
ဖြစ်ပါဗျာ
ဒါပေမဲ့ဒီဖြစ်ရမှာကြည့်လိုက်တော့လူသားကနေမွေးဖွားထားတဲ့ဒီမျိုးသမီးငယ်လေးနှစ်ဦးဟာခွေးတွေနဲ့ကြီးကြီးလာခဲ့ရတော့ခွေးစင်စစ်ဖြစ်နေတဲ့ကဲ့သို့ခွေးတန်တန်နဲ့ခွေးရဲ့လှုပ်ရှားမှုပုံစံတွေနဲ့နေထိုင်နေရတာကိုတွေ့လိုက်ရတယ်ဆိုလို့ရှိရင်ဘုန်းကြီးဟာတတဝါတို့ကိုလွန်စွာမှသံမိုးနေတယ်လို့မပြောနိုင်ဘူးလား ပြောနိုင်တယ်ဒီလိုနဲ့ဒီမြို့သမီးငယ်လေးနှစ်ဦးကိုကုံလာနဲ့အုံရာဆိုပြီးတော့နာမည်ပေးလိုက်ကြတယ်နာမည်ပေးပြီးတော့ဘယ်လိုခေါ်လဲကုံလာနဲ့အုံရာတဲ့ဒါသူတို့ဘာသာရဲ့နာမည်ပေါ့ဘုရင်တို့မြန်မာဘာသာတော့မဟုတ်ဘူးပေါ့နော်ကုံလာအုံရာလို့ခေါ်တယ်ဟုတ်ပြီအုံရာကတော့ညီမငယ်လို့သူတို့သတ်မှတ်ကြပဲကုံလာကတော့အမကြီးလို့သူတို့ပြောတယ်နော်ဟုတ်ပြီဒီသာသနာပြုဇနီးမောင်နှံဟာဘုရင်တို့ဝိရိယကိုယုံတဲ့ငါးတကောင်ရှိတယ်ဉာဏ်ကိုယုံတဲ့ငါးတကောင်ရှိတယ်ကံကိုယုံတဲ့ငါးတကောင်ဆိုပြီးတော့ရှိခဲ့ဘူးတယ်ပေါ့အဲ့ဒီမှာဝိရိယကိုယုံတဲ့ငါးကတငါးတည်းကိုမြင်နေဆိုရင်ပဲအလုံးတရားလင်းလင်းမြန်မြန်နဲ့ကန်းနဲ့ဝေးတဲ့ရင်နဲ့တဲ့နေရာကိုခြေသွားလိုက်တယ်။တခါဉာဏ်ယုံနဲ့ငါးကတော့ဘယ်လိုလုပ်လဲ။တငါးသေးတွေကိုမြင်တဲ့အခါမှာအေးဒီလိုပဲ။တငါးသေးတွေကသူ့ကိုဖမ်းလိုက်ပြီ။ဖမ်းလိုက်တဲ့အခါမှာရေစက်နားလေးမှာသူကသင်ဟန်ဆောင်လိုက်တယ်။သင်ဟန်ဆောင်လိုက်တဲ့အခါမှာကျတော့တငါးသေးတွေကဘာဖြစ်သွားလဲ။ဟောဒီငါးတော့သင်နေပြီဆိုပြီးတော့ရေစက်လေးမှာဆက်လိုက်တယ်။ဆက်လိုက်တယ်ဆိုတဲ့အခါမှာလည်းဉာဏ်ယုံနဲ့နားဖြစ်တဲ့အတွက်ကြောင့်မို့အလုံးတရားလင်းလင်းမြန်မြန်နဲ့ရည်ထဲကိုပြည့်စင်သွားတဲ့အတွက်ကြောင့်မို့အသက်ပေးကနေလွတ်မြောက်သွားခဲ့တယ်။ကံကိုယုံနဲ့ငါးကိုကြည့်လိုက်။အရာရာကံတိုင်းပဲဖြစ်မှာပါလေ။ကံသာလေးရည်ကြည့်တာပဲ။ကံအားလျော်သာဖြစ်မှာပေါ့။ဆိုပြီးတော့ဒီတိုင်းပဲနေလိုက်တယ်။တငါတေတွေကဖမ်းလိုက်ပြီ။ဖမ်းပြီးတော့လွတ်ထင်တဲ့အတိုင်းလွတ်လိုက်တော့နောက်ဆုံးမှဖြစ်သွားလေ။ဒီပါတယ်။ဘုရားတို့ဝိရိယယုံနဲ့ငါးကိုကြည့်လိုက်သူ့မှာအသက်ရှင်နေတဲ့ကံလဲရှိနေတယ်လို့ပြောနိုင်ဘူးလားဟုတ်ပြီသူ့မှာဉာဏ်လဲမရှိနေဘူးလားရှိပါတယ်ဒီထဲကိုပြည့်စင်ရမယ်ဆိုတဲ့ဉာဏ်လဲမရှိနေဘူးလားရှိပါတယ်လက်တွေ့ကြကြဝိရိယကိုလည်းမထုတ်လိုက်ဘူးလားအဲ့လိုထုတ်လိုက်တဲ့အတွက်ကြောင့်မို့အသက်ပေးကနေမလွတ်မြောက်သွားဘူးလားဟုတ်ပြီဉာဏ်ယုံနဲ့ငါးကိုကြည့်ဉာဏ်ယုံနဲ့ငါးကိုကြည့်လိုက်တဲ့အခါမှာအသေးပေးကနေလွတ်မြောက်နိုင်တဲ့ကံလဲမရှိနေဘူးလားဟုတ်ပြီဉာဏ်ကလည်းသူ့မှာမရှိနေဘူးလားဒီတဲ့ခါမှာရေစက်မပစ်ချလိုက်တဲ့အခါမှာရေထဲကိုနင်းမြန်စွာပြင်းသိမ့်တယ်ဆိုတဲ့ဝိရိယလည်းသူ့မှာမရှိနေဘူးလားဒါဆိုကံညာဝိရိယသုံးခုလုံးသူကအကူပတ်မရလိုက်ဘူးလားဒါကြောင့်မို့သူကအသက်သေးကနေမလွတ်မြောက်သွားဘူးလားလွတ်မြောက်သွားတယ်ကံတစ်ခုတည်းကိုမှီခိုလိုက်တဲ့ငါးကလေးကတော့အသက်မသေးသွားရဘူးလားဟုတ်ပြီဒီငါးသုံးခံကိုဥပမာပြုပြီးတော့ပဲမိမိတို့ဘဝမှာကံတစ်ခုတည်းကိုလည်းမမီခိုထားကြနဲ့ပစ္စုပန်ကံပစ္စုပန်ဉာဏ်ပစ္စုပန်ဝိရိယပစ္စုပန်တတိတရားတွေနဲ့မိမိတို့ကထောက်ပံ့ပြီးတော့ကြိုးစားလိုက်ပါမှဒါလျင်မိမိတို့ရဲ့ဘဝကလေးကိုမိမိတို့ကတန်ဖိုးရှိရှိနဲ့ပြုစုပျိုးထောင်နိုင်ကြမှာမဟုတ်ဘူးလားဟုတ်တယ်ဒါကြောင့်မိမိတို့လူဘဝလူတန်ဖိုးကိုမိမိတို့ကမြင့်တင်စင်နဲ့တန်ဖိုးရှိရှိနဲ့ဖြစ်စေခြင်းလေဆိုရင်ကံဉာဏ်ဝိရိယတတိဆိုတဲ့တရားတွေကိုမိမိတို့ကတောက်တပြုပြီးတော့အထုကြဖို့မလိုဘူးလားလိုပါရဲ့လူဘဝလူတန်ဖိုးကိုရုပ်လျှော့ဇေနဲ့တရားတစ်ခုရှိတယ်လူမိုက်နဲ့ပေါင်းတင်ခွင့်ရရှိခြင်းဆိုတာလူဘဝလူတန်ဖိုးကိုရုပ်လျှော့ဇေနဲ့တရားတစ်ခုသာဖြစ်ပါလေဒါပေမဲ့ဇာတသက်မင်းသားကိုကြည့်လိုက်ဆိုရင်ပေါ့နိဗ္ဗာန်ဆိုတဲ့တရားကြီးကိုဖွင့်လက်နိုင်တဲ့ဒီဟိတ်ပရိသေနဲ့ပရိသေနေလာတော်ညာလေးပဲဒေဝတ္တဆိုတဲ့လူမိုက်နဲ့ပေါင်းသိမ့်ပဲရလိုက်ဘူးလားလူမိုက်ပြောတဲ့စကားကိုလည်းလက်ခံခွင့်မပေးလိုက်မိဘူးလားလူမိုက်ပြောတဲ့အတိုင်းလည်းပဲအာမထုတ်မိဘူးလားလူမိုက်ပြောတဲ့အတိုင်းကိုအာထုတ်မိလိုက်တဲ့အတွက်ကြောင့်မို့ဒီနေ့အဇာတန်တမင်းသားလောဟဂုံပြင်ငရဲမှာငရဲမခံရကြဘူးလားဒါဟာတန်ဖိုးရှိတဲ့ပြိတ္တတွေကိုရရှိထားပါလေနဲ့တန်ဖိုးရှိတဲ့ဉာဏ်ရှင်တဲ့ပြိတ္တတွေကိုရရှိထားပါလေနဲ့လူမိုက်နဲ့ပေါင်းသိမိခြင်းရဲ့အပြစ်မဟုတ်ဘူးလားဟုတ်တယ်ဒါကြောင့်မို့လူမိုက်နဲ့မပေါင်းသိမိဖို့ကသိပ်ရေးမတည်ဘူးလားတည်ရည်တည်တယ်လူမိုက်ဆိုတာကဘယ်လိုသဘာဝရှိသလဲလူမိုက်ဆိုတဲ့သဘာဝကကံနေမှတ်ကြောင်းလက္ခဏာရှိတယ်တဲ့
လူမိုက်တယောက်လို့သိနိုင်တဲ့တရားတွေရှိကြတယ်လူမိုက်တယောက်လို့ဒီတရားတွေကိုကြည့်ရင်သိနိုင်တယ်လေဆိုလို့ရှိရင်သူ့ရဲ့ကာယကံမှုဝစီကံမှုမနောကံမှုလို့ခေါ်တဲ့ကံတွေကိုကြည့်လိုက်ရင်ဆိုရင်ကာယကံမှုတွေကမစင်မစင်ဖြစ်နေတယ်မူသားစကားတွေကိုလည်းတင်းတင်းကြီးပြောနေပြီခုံတိုက်တဲ့စကားတွေဖြစ်ခင်နေတဲ့ပုဂ္ဂိုလ်အမှုကြောင့်ဖြစ်ခင်မှုတွေပြပြသွားအောင်ဟိုဘက်လက်ပြောဒီဘက်လက်ပြောဆိုရင်ဂုံးတိုက်စကားတွေကိုလည်းပြောနေပြီ။ဈာန်နှံတဲ့စကားတွေကိုလည်းနားမခံသာအောင်ပြောနေပြီ။ပိန်ချင်းတဲ့စကားတွေကိုလည်းပြောနေပြီဆိုရင်သူကဝစီကံအစင်ကျဲဘူးလို့မပြောနိုင်ဘူးလား။ဟုတ်ပြီ။သူကသူ့အတွက်ကိုလည်းတတ်နေတယ်။သူ့သားများတွေကိုလည်းပဲဖြည့်ဆည်းနေတယ်သူဥစ္စာပစ္စည်းတွေကိုလည်းခိုးယူနေတယ်ဆိုရင်တော့ဒီပုဂ္ဂိုလ်ဟာကာယကံမှုတွေမတင်ကျဲတဲ့ပုဂ္ဂိုလ်လို့မပြောနိုင်ဘူးလားမှန်ပါပါဘုရားဒီလိုကာယကံဝစီကံတွေမတင်ကျဲခြင်းဟာမနောကံကညီစိတ်စော်တိုက်တွန်းလို့ဖြစ်လာတာမဟုတ်ဘူးလားမှန်ပါပါဘုရားဟုတ်တယ်ဒါဆိုလို့ရှိရင်ဒီလိုမတင်ကျဲတဲ့ကာယကံဝစီကံမနောကံတွေပြုတ်နေတဲ့ပုဂ္ဂိုလ်တယောက်ကိုတွေ့ဒီကံတွေကလူမိုက်လို့ပတ်ကြောင်းလက္ခဏာမဖြစ်သေးဘူးလားဒါကြောင့်မြတ်စွာဘုရားကနေပြီးတော့ကာမလက္ခဏောဘိက္ခဝေဘာလောတဲ့။ဘာလဆိုတဲ့လူမိုက်လို့တိတောင်းဆိုတာကကံနဲ့မှတ်သားကြောင်းလက္ခဏာရှိတယ်လို့ဒီလိုမြတ်စွာဘုရားရှင်မိတ်တော်မူပါလေနော်။နောက်တစ်ခုမိမိတို့လူလင်မှာပညာရှိလို့လည်းလည်းကံနဲ့မှတ်ကြောင်းလက္ခဏာရှိတယ်။ပုဂ္ဂိုလ်တယောက်ရဲ့ကံကိုကြည့်လိုက်ဒီပုဂ္ဂိုလ်တယောက်ရဲ့ကံတွေကကျူစင်နေကြတယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကပညာရှိတော်ကောင်းလို့သူရဲ့ကံကအမှတ်သားမပြုတ်သေးဘူးလားပြုတ်ပါဘူးပြုတ်ပြီးတယ်ဒါကိုပဲမြတ်စွာဘုရားရှင်ကနေပြီးတော့ကမ္မလက္ခဏောသတိတော်ရဲ့ပညာရှိသတော်ကောင်းလို့ကံလင်မှတ်သားကြောင်းလက္ခဏာရှိတယ်လို့ဒီလိုမြတ်စွာဘုရားရှင်မိတော်မူပါတယ်နော်အဲဒီတော့ပုဂ္ဂိုလ်တယောက်ရဲ့ကာယကံဝစီကံမနောကံတွေကိုကြည့်လိုက်သူရဲ့ကံတွေကဖြူစင်နေကြတယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာပညာရှိသတော်ကောင်းလို့မသိနိုင်ဘူးလားသိနေတယ်အခုရှင်ဒီဝတ္တကိုကြည့်ကာယကံကိုကြည့်လိုက်မယ်ဆိုရင်မြတ်စွာဘုရားရှင်ကိုနီးညွတ်ညွတ်နဲ့တတ်ပြတ်ဖို့ရန်အတွက်မကြိုးစားခဲ့ဘူးလားဒီသမားတွေကိုသေလွတ်ပြီးတော့မြတ်စွာဘုရားရှင်ကိုတတ်ဖို့ရန်လည်းမခိုင်းစေခဲ့ဘူးလားဝစီကံမစင်ကြယ်မှုကိုလည်းရှင်ဒီဝတ္တမှာမတွေ့ရဘူးလားဟုတ်ပြီဒီကာယကံဝစီကံနှစ်ပါးစလုံးဟာမနောကံကနေသိစော်တည်တွန်းလိုက်တဲ့အတွက်ကြောင့်မဟုတ်ဘူးလားမှန်ပါဘူးဗျာဒါဆိုရင်ရှင်ဒီဝတ္တဟာလူမိုက်လားပညာရှိလားမှန်ပါဘူးလူမိုက်ပဲဒါဆိုလို့ရှိရင်အဇဒသမင်းသားဖြစ်တဲ့ဖြစ်တတ်တဲ့အကျိုးတရားဖြစ်တဲ့ဖြစ်တတ်တဲ့အကျိုးစီးပွားကိုမရရှိလိုက်တာကဘာလို့ခေါ်တဲ့လူမိုက်နဲ့ပေါင်းသင်းပြီးလိုက်လို့မဟုတ်ဘူးလားမှန်ပါဘူးဟုတ်ပြီဒါဆိုလို့ရှိရင်တန်ဖိုးရှိတဲ့ဘဝတစ်ခုကိုတန်ဖိုးရှိတဲ့အကျိုးရှိရှိဖြစ်အောင်မိမိတို့ကဂုဏ်လုံးစေခြင်းနဲ့အတုံးချခြင်းနဲ့လက်တွေ့ကျင့်ကြံခြင်းနဲ့ဆိုလို့ရှိရင်အဲ့ဒီလိုကာယကံမစင်ကြယ်နေတဲ့ပုဂ္ဂိုလ်တွေဝစီကံမစင်ကြယ်တဲ့ပုဂ္ဂိုလ်တွေမနောကံမစင်ကြယ်နေတဲ့ပုဂ္ဂိုလ်တွေကိုတွေ့တဲ့အခါမှာမိမိတို့ကပေါင်းသိဖို့ကောင်းပါမလားကောင်းပါဘူးဘယ်လိုမှမသိတော့ပါဘူးဒါကြောင့်ဒီနေရာလေးမှာလူမိုက်ဆိုတဲ့ပုဂ္ဂိုလ်တွေနဲ့မပေါင်းသိထိုက်တဲ့သဘာဝလေးဦးဇင်းတို့ရသော်ပြန်လောင်းတော်ဘုရားအဂိတိရှင်ရသိဖြစ်တဲ့အချိန်တုန်းကသူတောင်းခဲ့တဲ့သူတောင်းမှုလေးကိုဒကာဒကာမအပေါင်းသူတော်ကောင်းတို့အကျိုးရှိစေခြင်းကဒီနာလေးမှာဦးဇင်းနည်းနည်းလေးပြောချင်ပါလိမ့်နော်ဟုတ်ပြီအဂိတိရှင်ရသိဆိုတာကသံဃာရည်ဒီဝိုင်းဝိုင်းလဲနေတဲ့လူသူမကြီးတဲ့တောင်းမြန်ကြီးထဲမှာကိုပြုံးစီပြုံးတပြုံးပြုံးနဲ့သမထကျင့်စဉ်ဝိပဿနာကျင့်စဉ်တွေကိုလက်ပြည့်တည်တံတူကိုအတုပ်နေပြီးတော့ဆရာဖြစ်ပေါ်ရန်အတွက်ပါရမီ၁၀ပါးကိုဖြစ်ဖြစ်နေတဲ့ပုဂ္ဂိုလ်ပဲဖြစ်ပါလေ။ဦးဇင်းတို့အဂိတိရှင်ရင်သိဆရာလောင်းတော်ရဲ့ဒီလကုံတမာတိကိုပညာကုံတွေကအလွန်တရာမှအားကောင်းတဲ့အတွက်အကြောင်းမင်းကြီးဂန္ဓုပဒလာမြတ်ကြောင့်ဖြာကြီးလေးပဲသိပါလေအချင်းရာကိုပြပြီ။ကြတဲ့အခါမှာဒီအဂိတိရှင်ရင်သိရဲ့နှလုံးသွင်းဓာတ်ကံကိုတိလို့တဲ့အတွက်ကြောင့်မို့သုံးသမ်းပြီးတတော်ပဲဆိုကြလို့နောက်ဆုံးအဂိတိရှင်ရသိရဲ့ ရားဖြစ်လို့တဲ့ဓက္ခံနဲ့ပါရမီကိုဖြစ်ဖြစ်နေတယ်ဆိုတာကိုသိလိုက်ရတဲ့အခါမှာအလွန်တရာမှကြီးညွန်သွားတဲ့အတွက်ကြောင့်ဘုရားစုတောင်းဖို့အတွက်ကိုပြောဆိုခဲ့ဘူးပါလေ။အဲဒီကမှာအာဂိတိချင်းရဲ့သေးကနေတောင်းဆိုခဲ့တဲ့သူတွေထဲကသူတခုပဲဆိုကြလို့။နောက်တစ်ခုအစိုးရတော့ဘုဒ္ဓကြာအကျွန်ုပ်အာဂိတိချင်းရဲ့သေးဟာလူမိုက်တွေကိုမမြင်ရပါလို့ဤလူမိုက်အကြောင်းကိုမတားရပါလို့ဤလူမိုက်နဲ့မပေါင်းပေါ်မမီဝဲရပါလို့ဤလူမိုက်နဲ့အလာပတန်လာပစကားမပြောဆိုရပါလို့ဤလူမိုက်ပြောတဲ့စကားကိုမနစ်ချက်ရပါလို့ဤလို့ဒီလိုဆုတောင်းပါလေဒီစုကိုစကားရကမှဒီလေတောင်းဖို့မကောင်းဘူးလားမှန
်ပါ
ဗျာဘုရားတို့ဖျားပြစ်ဖို့ရန်ပါရမီဖြည့်နေခဲ့တယ်ဖျားလောင်းတော်ဒီပင်လေဒီလိုစုကိုတောင်းတယ်ဒီလိုစုကိုတောင်းရင်ဒီလိုစုကသီလဆိုတဲ့မျိုးပေါ်မှာရက်တည်ပြီးတော့ဒီလိုကုသိုလ်ဒီလိုစုတောင်းကိုပြုလိုက်တယ်ဆိုရင်သီလရှိတဲ့ပုဂ္ဂိုလ်ရဲ့တောင်းတခြင်းဟူသမျှမချွတ်ဧကံကြီးပြည့်ဆုံးမယ်လို့ငါပြဟောပါတယ်လို့မြတ်စွာဘုရားရှင်မိတော်မူတဲ့အတိုင်းပဲဒီလိုစုကလေးတွေကိုတောင်းလိုက်တယ်ဆိုရင်လူမိုက်တွေကိုမမြင်ရဘူးဆိုရင်မကောင်းဘူးလားလူမိုက်အကြောင်းကိုမတားရဘူးဆိုလို့ရှိရင်ချမ်းသာမှုမဖြစ်ဘူးလားဖြစ်ပါ
တယ်ဗျာ
လူမိုက်နဲ့မပေါင်းဖော်ရဘူးဆိုလို့ရှိရင်သာတတမင်းသားကဲ့သို့အကျိုးရုပ်တဲ့အဖြစ်မျိုးဖြစ်ပါတော့မလားဖြစ်ပါတ
ယ်ဗျာ
လူမိုက်နဲ့အန္လာပသန္လာပစကားမပြောဆိုရဘူးဆိုလို့ရှိရင်လည်းသာတတလူအကျိုးရုပ်ပါတော့မလားဖြစ်ပါ
တယ်ဗျာ
လူမိုက်ပြောတဲ့စကားကိုလည်းမနစ်ဆိုင်တဲ့ပုဂ္ဂိုလ်အန္လာပသန္လာပစကားပြောခြင်းရခြင်းတော်တော်မှလူမိုက်ရဲ့စကားကိုမနစ်ထိုက်တဲ့ပုဂ္ဂိုလ်ဖြစ်ခဲ့တယ်ဆိုရင်အသာတတ်လို့လူမိုက်ရဲ့စကားနောက်လိုက်ပြီးတော့ကြင့်ကြံတုကိုအားထုတ်ပြီးအကျိုးမဲ့ဖြစ်စေတဲ့လောဟဂုံပြင်ရဲမှာငဲခံရတဲ့ဘဝမျိုးဖြစ်ပါတော့မလားဖြစ်တော့ဘူးဒါကြောင့်မို့လူမိုက်ကိုအမြင်တွေ့ရပါလို့ဤလူမိုက်အတောင်းကိုမကြားရပါလို့ဤလူမိုက်ကိုမပေါင်းဖော်ရပါလို့ဤလူမိုက်နဲ့အန္လာဘသန္လာဘစကားမပြောသူရပါလို့ဤလူမိုက်ပြောတဲ့စကားကိုမနစ်တတ်ရပါလို့ဤလို့ဒီလိုပါကြောက်အဂိတိရှင်ရေသိဟာတောင်းရပါတည်းလို့လက်တို့ကိုအစိုးရတဲ့သံဃာမင်းကမေးမြန်းလိုက်တဲ့အခါမှာလူမိုက်ဆိုတာကနိမန်လမ်းမှန်မဟုတ်ဒီကိုနိမန်လမ်းမှန်လုံးရတတ်တတ်ပါလေမတိုက်တွန်းတဲ့မတိုက်တွန်းထိုက်တဲ့လုပ်ငန်းရည်ဒီမှာလွတ်တာလွတ်ပါလို့ဒီလူမိုက်တွေကတိုက်တွန်းတတ်ပါလေမိမာလမ်းမကိုအထွတ်မြတ်ထားတတ်ကြတယ်သူကိုပြောဆိုသုံးမပင်ဆိုရင်လည်းပဲပြောရကောင်းသလားဆိုပြီးတော့အမြင့်ထွက်တတ်တယ်လူကျင်ဝလူဤကြီးကိုလည်းမသိဘူးရဟန်းကျင်ဝရဟန်းဝိညာဉ်ကိုလည်းမသိဘူးသိတယ်ဆိုရင်လည်းပဲဘယ်တော့မှမသိတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ကြောင့်မို့လူမိုက်တွေနဲ့မမြင်ရလို့မကြားရလို့မပေါင်းဖော်ရလို့အလားပဒလားပမပြောဆိုရလို့ချင်းလူမိုက်ပြောတဲ့စကားကိုမနစ်တတ်ရလူချင်းပဲဖြစ်ပါလေလို့ဒီလိုမျိုးဦးဇင်းတို့ဘုရားလောင်းတို့အာဂိတိရှင်ရသေးကနေပြန်လည်ပြီးတော့မိတော်မူခဲ့ပါလေနော်ဟုတ်ပြီတကယ်ပြန်ကြည့်လိုက်လေဆိုရင်ပေါ့ဦးဇင်းတို့ရှင်ဒီဝေတ္တဟာဖာကနေတော်ဖြစ်တဲ့အလွန်တရာမှကျေးဇူးကြီးမားလာတဲ့ကျေးဇူးဂုဏ်တွေနဲ့ပြည့်စုံနေတဲ့ဖာကနေတော်ဖြစ်သူကိုတတ်ဖို့ရာတိုက်တွန်းတယ်ဆိုတာကမိမလမ်းမကိုမိမလမ်းမလုပ်ပြီးတော့ကြာတာမဟုတ်ဘူးလားမှန်ပါဗျာမတိုက်တွန်းတဲ့မတိုက်တွန်းထိုက်တဲ့အလုပ်ကိုလွတ်တာလွတ်ပါဆိုပြီးတော့တိုက်တွန်းတာမဟုတ်ဘူးလားမှန
်
ပါဗျာမိမလမ်းမကိုအထွတ်မြတ်ထားတာမဟုတ်ဘူးလားမှန်ပါဗ
ျ
ာဟုတ်ပြီမြတ်စွာဘုရားရှင်ကိုရှင်ဒီဝတ္တကနေပြီးတော့မြတ်စွာဘုရားရှင်သက်တော်ကြီးပါပြီမြတ်စွာဘုရားရှင်ဟာဖလားသမာဘတ်ကိုဝင်စားပြီးတော့ချမ်းချမ်းသာသာနဲ့နေတော်မူပါတတိတော်ကိုသံဃာတွေကိုအပ်ပြီးတော့တတိတော်သံဃာတွေကိုတောက်လျှောက်ပါမည်မြတ်စွာဘုရားဆိုပြီးတော့သံဃာတော်တွေကိုအပ်ခိုင်းနေဆိုတာကမိမိပမာဏကိုမိမိမသိတဲ့တောင်းဆိုမှုမဟုတ်ဘူးလားမှန
်
ပါဘုရားဘုရားတို့သာလျင်မှပြုနိုင်တဲ့ဘုရားရာထူးကိုလိုချင်နေဆိုတာကဒါကမိမိပမာဏကိုမိမိမသိတဲ့သဘောမဟုတ်ဘူးလားဟုတ်တယ်နော်ဒါကအဲ့လိုမျိုးပြောတဲ့အခါကျမြတ်စွာဘုရားရှင်ကနေကဲ့ရဲ့ဒီလိုကြောချင်းဟာမသိလျော်ဘူးဆိုပြီးတော့ကဲ့ရဲ့တဲ့အခါမှာသုံးပါးတဲ့အခါမှာ ဒါကိုလက်ခံလိုက်နာတဲ့ပုဂ္ဂိုလ်ဖြစ်ခဲ့ရဲ့လားမဖြစ်ခဲ့ဘူးမဖြစ်ခဲ့ပဲနဲ့လက်စွာပြားနဲ့ဆန့်ကျင်တဲ့ပြုတ်ပြီးတော့မျက်ဒေါသတွေမထွက်ခဲ့ဘူးလားထွက်ခဲ့တယ်ဒါကြောင့်မို့ကျောဆူသုံးပါးတဲ့အခါမှာအမျက်ဒေါသမထွက်တတ်ဘူးလားထွက်တတ်တယ်ဒါကြောင့်မို့ဒီလိုလူမိုက်မျိုးကိုမပေါင်းသိရခြင်းဟာမကောင်းဘူးလားကောင်းတယ်လူမိုက်သာဖြစ်ပါစေလူကျင့်ဝတ်ကိုသာဥကြီးထဲမှာဘလောက်ပဲဖန်သားဖန်သားရန်သာဖြစ်ပါစေ။သောကြီးထဲမှာရန်ကြည့်ဖို့ဒီကိုဘယ်လောက်ပဲဖတ်သားဖတ်သား။တိတော့တိတော့တိတယ်။ဒါပေမဲ့ဘယ်တော့မှမတင်ဘူးတဲ့။လူမိုက်တွေလည်းရှိတယ်။ရန်မိုက်တွေလည်းမရှိကြဘူးလား။ရှိကြတယ်။ဒါကြောင့်မို့ဒီလိုမျိုးလူမိုက်တွေနဲ့မပေါင်းသင်းရခြင်းကစိတ်ကိုကောင်းတယ်ဆိုတဲ့အတွက်ကြောင့်လူမိုက်နဲ့အမြင်ရခြင်းလူမိုက်တောင်းကိုမကြားရခြင်းဆိုတဲ့ဒီလိုစုတွေကိုဒီနေ့တရားနာပြည့်တဲ့သူတော်ကောင်းတွေဘုရားမှာဆုတောင်းတဲ့အခါမှာဆုတောင်းမှုတစ်ခုတိုးပြီးတော့ဒီနေ့ကစပြီးတော့ပြုတတ်ဖို့မကောင်းဘူးလားမကောင်းပါဘူးဗျာဟုတ်ပြီဒါကြောင့်မို့လူဘဝလူတန်ဖိုးကိုရုပ်လျှောက်ဇေနိုင်တဲ့လူမိုက်နဲ့မပေါင်းသင်းမဆက်ဆံခြင်းမမီဝဲခြင်းလူမိုက်စကားကိုမနစ်ထိုက်ခြင်းဆိုတဲ့ဒီလိုအသိဉာဏ်လေးတွေနဲ့ဘဝကိုယက်တည်နိုင်တဲ့တန်တရားခီးတစ်ခုကိုဖျက်ဆီးခင်ရဖို့အတွက်ဘုရားတို့ဘုရားလောင်းတော်အာကိတိရှင်ရတိသူတောင်းတကယ်သူပဲတရားနာပိတ္တရာသူတောင်းကြဘူးလို့ရဲလို့ဦးစင်းကတော့တိုက်တွန်းပါလေနော်ဟုတ်ပြီလူဘဝလူတန်ဖိုးကိုတန်ဖိုးရှိရှိနဲ့အကျိုးရှိရှိနဲ့စင့်တန်တို့ကိုအတုနိုင်ဖို့အတုံးချနိုင်ဖို့အရာအတွက်ကလူလိမ္မာပညာရှိကိုပေါင်းသိမြည်ဝဲသိက္ကံမီဖို့သိအရေးကြီးပါလေဘုရားတို့အသာတတမင်းသားဟာဟောကမေတော်ကိုတပ်ပြတ်ခြင်းဆိုတဲ့ပြည့်တုဂါရကကံကိုကျူးလွန်ခဲ့တာမှန်တယ်ဒီကံကြောင့်တကယ်အကျိုးပေးကြပြီဆိုရင်တော့မာဝီအဝီစီမြေကြီးမှာအကျိုးပေးမှာအေကံမှန်နေဖြစ်ပါလေဒါပေမဲ့တချိန်ပေါ့လေရှင်ဒီဝတ္တရောင်တရသူမြတ်စွာဘုရားရှင်ကိုတောင်းပန်နေဆိုတဲ့စိတ်တည်းမိမိရဲ့တပြည့်တပန်းတွေကဂရင်ညောင်ဆောင်ကိုထမ်းရွက်ပြီးတော့ရှင်ဒီဝတ္တဖြစ်တဲ့ပုဂ္ဂိုလ်ကဂရင်ညောင်ဆောင်ထက်မှာတက်စီးပြီးလာတဲ့အချင်းပေါ့ဒဏ္ဍာရောက်တဲ့အခါမှာဂရင်ဆောင်ဆောင်ကိုချလိုက်ကြတယ်ဒီဂရင်ဆောင်ဆောင်ကိုသံပိုလ်လာကြတဲ့တပည့်ဖြစ်တဲ့ပုဂ္ဂိုလ်တွေကယေကန်ဒီမှာဒီဂရင်ဆောင်ဆောင်ကိုချလိုက်ပြီးရေသုံးသပ်မယ်ဆိုတဲ့ရွယ်စက်နဲ့ရေသနာကပ်ပြီးသွားလိုက်ကြတယ်အဲ့ဒီချိန်မှာရှင်ဒီဝတ္တရဲ့ကံတွေကတိုးပြကြပြီးဖြစ်တဲ့အတွက်ကြောင့်မို့မဟာဗတိမေကြီးဖြစ်တဲ့တမေမဟာဗတိမေကြီးဒီကနေ့ထမ်းထားလို့မနိုင်တော့အောင်အလုံးတရားကြီးလေးတဲ့ဘုရားကိုသွေးသိမ့်တည်အောင်ပြုတဲ့ကံတန်ခါသိမ့်ခွဲတဲ့ဒီလိုအာစီဆုံးကံတွေကိုပြုခဲ့တဲ့ကံကြီးကတမဲ့ဖြစ်တဲ့မဟာပရိမေကြီးထမ်းရက်လို့မနိုင်တော့အောင်ကိုထက်ချမ်းခွဲပြီးတော့နောက်ဆုံးမြေမြူလေးဘဝကိုမြောက်ခဲ့ရဘူးလားမြောက်ခဲ့ရတယ်ဒီတင်းကိုအစတတမင်းသားကြားတဲ့အခါမှာအလုံးတရားမှတုံ့လုသွားပြီအလုံးတရားမှစောင့်ရုံနဲ့စိတ်ကြီးဖြစ်လာပြီလုံးတရားမှဘူပန်နေတဲ့စိတ်တွေဖြစ်လာပြီမိမိလည်းပဲခမဲတော်ဖြစ်တဲ့ဒိဋ္ဌိသာရမင်းကြီးကိုစံပြီးပြီမိမိလည်းပဲဒီလိုအကျိုးတွေကိုခံရတော့မလားဆိုတဲ့ဒီလိုစိတ်တွေကသဘွားဘွားနေဖြစ်ပေါ်လာပြီဒီလိုစိတ်တွေဖြစ်ပေါ်လာတဲ့အခါမှာညညဆိုရင်လည်းပဲလက်လက်ပြီးနှိုးပြီးညညဆိုရင်လည်းပဲအဲ့လိုမပြောတဲ့အခါမှာစိတ်တွေကခြောက်ခြားလာပြီဒီတစ်ခါမှာကိုယ်ကိုယ်ရာကိုရှာလာခဲ့ပြီပေါ့ကိုယ်ရဲ့ကိုယ်ကိုယ်ရာကိုရှာမယ်ဆိုတဲ့စိတ်နဲ့မတ်တွေကိုမင်းမြန်တဲ့ဇီဝကသိစရာကိုလည်းမင်းမြန်တဲ့အခါမှာနောက်ဆုံးမှာဇီဝကသိစရာကနေပြီးတော့ဘုရင်တို့မြတ်စွာဘုရားလောင်းတော်ကိုသိကမယ်ဆိုလို့ရှိရင်တော့တက်တရာရနိုင်ပါတယ်ဆိုပြီးတော့ဒီလိုမျိုးအကြံပေးတဲ့အတွက်ကြောင့်မို့မြတ်စွာဘုရားရှင်ဆိုတဲ့သူတော်ကောင်းကြီးကိုမိခိုခွင့်သိကခွင့်လဲလျောင်းခွင့်ထောက်ပံ့ခွင့်သာသနာတော်ကြီးကိုထောက်ပံ့တဲ့တရားတွေထဲမှာပြန်တဲ့မရှိတဲ့ပုဂ္ဂိုလ်မျှဖြစ်အောင်ကိုကုသိုလ်ကံတွေကိုဆဲချစိုက်ပျိုးနိုင်လိုက်ခဲ့တဲ့အတွက်ကြောင့်မို့မာဝီစီမြေမှာအကျိုးပေးမဲ့ကံရဲ့ကြီးနေတဲ့ကံကနေပြီးတော့လောဟဂုံပြီးမြေမှာမြေခံရရတဲ့ဆိုတဲ့သိငယ်တဲ့ကံကိုပြောင်းသွားရခြင်းပဲဖြစ်ပါတယ်ဆိုတာတရားနာပိဋကတွေနားလည်ကြရဲ့လားဟုတ်ပြီဒါဆိုလို့ရှိရင်မိမိတို့အနေနဲ့လူလိမ္မာပညာရှိကိုမြှီဝဲစည်းကံပေါင်းဖော်ရခြင်းဟာအင်မတန်ကြီးလေးတဲ့ကုသိုလ်ကံတွေကိုမဖြစ်စေဘူးလား အမတန်အကောင်နေတဲ့သုရခဲ့တဲ့အကုသိုလ်ကံတွေရဲ့အကျိုးတွေကိုလည်းပဲချော်ပါတော့အောင်ပြန်လည်ပြီးတော့မပြုတ်ပြင်ပေးနိုင်ကြဘူးလားပြုတ်ပြင်ပေးနိုင်ကြတယ်ဒါကြောင့်မို့ဘုရားတို့ဖျားအောင်တော့အဂိတိရှင်ရေတိဟာလူမိုက်နဲ့မပေါင်းဖော်လို့တဲ့သူ့ကိုတောင်းပြီးတဲ့နောက်မှာလူလိမ္မာပညာရှိနဲ့ပေါင်းဖော်မိဝဲသိက္ခာရပါလို့ဤဆိုတဲ့သူ့ကိုဆက်ပြီးတောင်းခိတာပါပဲဘယ်လိုသူ့တောင်းသလဲဆိုရင်လက်တို့ကိုအစိုးရတော့ဘုဒ္ဓဓမ္မင်းကျွန်တော်အဂိတိရှင်ရေတိဟာလူလိမ္မာပညာရှိကိုမြင်တွေ့ရပါလို့ဤလူလိမ္မာပညာရှိတောင်းကိုတားရပါလို့ဤလူလိမ္မာပညာရှိနဲ့ပေါင်းဖို့ပြီးဝဲသိက္ခာရပါလို့ဤလူလိမ္မာပညာရှိနဲ့အန္နာပသန္လာပစကားပြောဆိုရပါလို့ဤလူလိမ္မာပညာရှိပြောတဲ့စကားကိုနှစ်ထက်ရပါလို့ဤဒီလိုသူ့ကိုတောင်းခဲ့တာကိုကြည့်လိုက်ရင်ဝိသုညမြတ်စွာဘုရားရှင်ဆိုတဲ့ဘတော်ကောင်းကြီးဟာနိမန်လမ်းမှန်ကိုနိမန်လမ်းမှန်လုပ်ပြီးမပြခဲ့ဘူးလားမတိုက်တွန်းတဲ့မတိုက်တွန်းထိုက်တဲ့ဒုက္ခရက်ဒီမှာမတိုက်တွန်းခဲ့ဘူးဆိုတာဘုရားတို့သာတတမင်းသားကိုကောင်းကျိုးချမ်းသာတွေဖြစ်အောင်လုပ်ခဲ့တဲ့အချိန်မှာမတွေ့မြင်ရဘူးလားဟုတ်ပြီဘုရားတို့လူလိမ္မာပညာရှိတွေဟာနိမန်လမ်းမှန်ကိုအထွတ်မြတ်ထားတတ်ကြပါလေပညာရှိသူတော်ကောင်းတွေဟာပြောဆိုဆုံးမပဲဆိုရင်လည်းလက်ခံလေးရှိကြတယ်။ယံကျိုးယံဝီနီလူကျင့်ဖို့လူဝီနီကိုလည်းသိတယ်။သိတဲ့အတိုင်းလည်းသင်ကြတယ်။ဒါကြောင့်မို့လူလိမ္မာပညာရှိကိုရင်တွေ့လူပါဤလူလိမ္မာပညာရှိအကြောင်းကိုစားရပါလို့ဤလူလိမ္မာပညာရှိနဲ့ပေါင်းဖို့မြည်ဝဲသိကြရပါလို့ဤလူလိမ္မာပညာရှိနဲ့အန္လာပတန္လာပစကားပြောဆိုရပါလို့ဤလူလိမ္မာပညာရှိပြောတဲ့စကားကိုနှိမ့်တက်ရပါလို့ဤဆိုတဲ့စကားဟာလည်းပဲဘုရင်တို့တရားနာပြည့်တဲ့သူတော်ကောင်းအပေါင်းတို့တွေဟာတောင်းတင့်တဲ့သူတို့ကမဟုတ်ဘူးလားဟုတ်တယ်ဘုရင်တို့လူလိမ္မာပညာရှိနဲ့ပေါင်းသင်ပြီးဝဲရခြင်းဟာလူဘဝလူတန်ဖိုးကိုမြင့်တင်ပေးနိုင်တဲ့အတွက်ကြောင့်မို့လူလိမ္မာပညာရှိတဲ့နေရာကိုမိမိတို့ကရောက်အောင်သွားကြဖို့လိုတယ်လူလိမ္မာပညာရှိတဲ့ကျောက်သူနေတဲ့စကားတွေကိုနားကြားခွင့်ရအောင်မိမိတို့ကကြိုးစားကြဖို့လိုတယ်။လူလိမ္မာပညာရှိတွေပြောတဲ့စကားကိုလည်းနှစ်ထိုက်တဲ့ပုဂ္ဂိုလ်တွေဖြစ်အောင်ကြိုးစားကြဖို့တော့လိုတယ်။ဒီလိုကြိုးစားပါမှမိမိတို့ရဲ့လူဘဝလူတန်ဖိုးဟာတန်ဖိုးရှိမှဖြစ်ပါလေနော်။ဟုတ်ပြီ။ဒါနပိသက်တွေအင်္ဂတ်နေသားပြီလား။အတန်လေးတွေကဒေငုံကြပြီ။ဟုတ်ပြီနော်။เอ๋ง่ายเลยพอมาเว้ยบาผิดรู้เลยเตียก็อสงตัดลูกไม่อยากได้กูบาผิดรู้เลยอคุมามวยพี่တော့บวชเพชรตันနေတယ်กาลနေတယ်ရှိနေနေတယ်မဟုတ်ဘူးล่ะครับเบรี่ปို့ရမလဲเตียတိတော့ปို့ရမယ်ဟုတ်ပြီเนาะဟုတ်ပြီไอ้ที่ปို့ပြီးတော့มาเว้ยเตียကိုอสงตัดတော့มั้ยเตียนานี้แต่เตียนานနိုင်ดล่ะครับဟုတ်ပြီနိုင်ရင်တော့พอมั้ยเนาะเออๆဟုတ်ပြီဟုတ်ပြီလူဘဝလူတံဘိုးဟာတဏှာရဲ့ဆင်းရဲမှုတဏှာရဲ့ဆင်းဆောင်မှုနောက်ကိုမလိုက်ပါမှအကျိုးပြည့်စုံပြည့်စုံနိုင်တယ်လို့ပဲလူဘဝလူတံဘိုးဟာပရိသတ်တွေကံတွေကခွဲခြားပြီးနေတယ်လို့ပဲပြစ်တုပ်ခံကံကြံဝိရိယဆိုတဲ့တရားတွေကလည်းပဲခွဲခြားပြီးနေကြတယ်လို့ပဲလူမိုက်ကိုပေါင်းဖော်ရခြင်းဆိုတဲ့အကြောင်းတရားလူလိမ္မာပညာရှိကိုမိဝဲသိက္ခာရခြင်းဆိုတဲ့ဒုတိယတွေကမိမိတို့ရရှိထားတဲ့လူဘဝလူတံဘိုးကိုအကျိုးရှိအကျိုးမင်းနှစ်ထွေခွဲပြားအောင်ပြုလုပ်ပေးနိုင်ရဲ့ဆိုတော့တိခိတ်တပြီနော်ဟုတ်ပြီလူဘဝလူတံဘိုးကိုအကျိုးရှိရှိကုန်လွန်သေးခြင်းလေဆိုရင်လူဘဝလူတံဘိုးကိုမြင့်မြတ်သောအောင်မြင့်မားသောအောင်နိစ္စသောအောင်လုပ်ပြီးနိုင်တဲ့နောက်တစ်မျိုးသောကျောင်းချင်းရလည်းရှိနေသေးတယ်အဲ့ဒီကျောင်းကဘာလဲဆိုရင်ဝန်းကျင်ဆိုတဲ့မိမိတို့ နေထိုင်တဲ့ဝန်ရှင်ကလည်းပဲမိမိတို့ရဲ့တန်ဖိုးကိုကြောင်းလဲပေးမှဖြစ်ပါလေလူဘဝလူတန်ဖိုးဟာမိမိတို့နေထိုင်တဲ့ဝန်ရှင်ပေါ်မှာများစွာမိနေပါလေဝိသိန်းတို့ဒီကြောင်းလေးကိုပေါ့ဒီပို့ပြီးတော့အဓိပ္ပာယ်ပေါ်လွင်လာရအောင်ဆိုတဲ့ဤရဲ့ချက်နဲ့ဒီလောကကြီးမှာတကယ်တင်စားဖြစ်ပေါ်ခဲ့ဘူးတဲ့အကြောင်းချင်းရာလေးတစ်ခုကိုဝိသိန်းဒီနေရာကနေအလုံးရဲ့အကျိုးစီးပွားအလုံးကပြောဆိုမယ်ဒီလိုစိတ်ဆန္ဒရှိနေတယ်နော်အဲ့တော့ဝိသိန်းတို့1920ခုနှစ်တုန်းကဆိုကြတယ်1920ခုနှစ်ဆိုရင်တော့အဲ့ဒီ1920ခုနှစ်တုန်းကဝေးဖွားခဲ့တဲ့ပုဂ္ဂိုလ်တွေဒီနေ့အသက်ရှင်နေကြအောင်မယ်ဆိုရင်တော့အသက်ရဘယ်လောက်ရှိမလဲအသက်80ခန်းနေလောက်တော့ရှိနေပြီပေါ့ဟုတ်ပြီနော်ဒီတိတ္တထဲမှာအသက်85နှစ်ပုဂ္ဂိုလ်ပါလားမပါဘူးဒါဆိုရင်ဒီဖြစ်ရဖြစ်ခဲ့တာကတရားနာတိတ္တနဲ့တရားဟောပုဂ္ဂိုလ်တို့မမွေးဖွားခဲ့ခင်ချိန်ကားလို့မပြောနိုင်ဘူးလားဟုတ်ပြီအဲ့ဒီဖြစ်ရကလေးဟာပတ်ဝန်းကျင်ရဲ့အရေးပါမှုကိုကြောပြနေတဲ့အကြောင်းအရာလေးတစ်ခုပဲဖြစ်ပါတယ်။ဦးစင်းတို့1920ခုနှစ်နောက်တုန်းကအိန္ဒိယတိုင်းပြည်ကလကတ္တမြို့ရဲ့အနီနာဝန်းကျင်ပေါ့။နီနာဝန်းကျင်ဆိုတော့ညာလေးပဲကီလိုမီတာ130လောက်လန်းကွာတဲ့ရွာကလေးတစ်ခုမှာတည်င်းစကားတစ်ခုဖြစ်ပေါ်လာခဲ့ရဲ့တောထဲမှာဒုခွေးတွေဓာတ်ထဲမှာခွေးတန်တန်နဲ့လူသားလူဦးကိုတွေ့နေရပါတယ်ဆိုတဲ့ဒီတည်င်းစကားလေးတစ်ခုဖြစ်ပေါ်ခဲ့ပါတယ်ဒီလိုတည်င်းစကားဟာတစားနဲ့တစားကြံ့နှံ့သွားလိုက်တာနောက်ဆုံးသာသနာပြုပုဂ္ဂိုလ်တွေလို့ဆိုရမယ်ဒီနီးမောင်နှံနှစ်ဦးပေါ်ဒီဦးစင်တင်လာတော့ခရစ်ယာန်ဘာသာဝင်သာသနာပြုဒီနီးမောင်နှံနှစ်ဦးလို့တော့ဒီလိုတင်မိတယ်စာထဲမှာတော့ဖော်ပြထားခြင်းမရှိဘူးသာသနာပြုဒီနီးမောင်နှံနှစ်ဦးလို့ပဲဖော်ပြထားရင်ပေါ့နော်ဒီဒီနီးမောင်နှံလည်းပဲဒီတရင်ကိုစိတ်ဝင်စားတာလေဒီတရင်စားတဲ့တော်ကြီးတဲ့ကိုဝင်သွားပြီးတော့ဒိလာသမှုသူသူသားမှုသုံးသားမှုပြုလိုက်တဲ့အခါမှာတကယ်ပဲဒေါခွေးဒီသားထဲမှာလူသားစင်စစ်ဖြစ်တဲ့ပုဂ္ဂိုလ်နှုတ်ဦးဟာခွေးတွေကဲ့သို့တော်တော်ပြီးတော့နေနေတာကိုတွေ့လိုက်ရတယ်ဒီလိုတွေ့လိုက်တဲ့အခါမှာကရုဏာဖြစ်တယ်ကရုဏာဖြစ်တဲ့အတွက်ကြောင့်ဒီဒေါခွေးဒီသားထဲကနေပြီးတော့ခက်ခက်ကဲပဲဒီလူသားနှုတ်ဦးကိုဖန်ဆီးပြီးတော့မိဘမဲ့เจ้าကိုပုတ်ပြီးတော့လူသားပြန်လဲဖြစ်မြောက်ရေးဆိုတဲ့ဤမှန်းခြင်းနဲ့ပညာတွေကိုပြန်လဲပေးဖို့ရန်အတွက်ကြိုးစားခဲ့ကြပါတယ်ဒီလူသားစင်စစ်ဖြစ်နေတဲ့ဒီခွေးတန်တန်ခွေးဘဝလူရက်ဒီလှူရှားနေတဲ့ဒီလူသားလူဦးလေးကိုဖန်ဆီးလိုက်တဲ့အခါမှာတွေ့ရှိလိုက်ရတာကတော့အမျိုးသားလူဦးမဟုတ်ပါဘူးအမျိုးသမီးငယ်လေးနှစ်ဦးဖြစ်နေတယ်ဆိုတာကိုသိလိုက်ကြတယ်အသက်ရွယ်ကိုခန့်မှန်းသိလိုက်တဲ့အခါကျတော့ရှင်းနှစ်ခွဲအရွယ်လောက်ရှိနေကြပြီဒီအမျိုးသမီးငယ်လေးနှစ်ဦးဟာဒေါခွေးကြီးကပြုစုစောက်ရှောက်ပြီးတော့ဒေါခွေးကြီးကမှကြီးပြင်းလာရတော့ခွေးကမွေးရင်ခွေးသားမဖြစ်ဘူးလားဒေါခွေးကမွေးရင်လည်းဒေါခွေးကြီးကမဖြစ်ကြဘူးလားလူကမွေးရင်လူသားပဲမဖြစ်ဘူးလား
ဖြစ်ပါ
ရဲ့ဗျာဒါမဲ့ဒီဖြစ်ရမှာကြည့်လိုက်တော့လူသားကနေမွေးဖွားထားတဲ့ဒီမျိုးသမီးငယ်လေးနှစ်ဦးဟာခွေးတွေနဲ့ကြီးကြီးလာခဲ့ရတော့ခွေးစင်စစ်ဖြစ်နေတဲ့ကဲ့သို့ခွေးတန်တန်နဲ့ခွေးရဲ့လှုပ်ရှားမှုပုံစံတွေနဲ့နေထိုင်နေရတာကိုတွေ့လိုက်ရတယ်ဆိုလို့ရှိရင်ဘုန်းကြီးဟာတတဝါတို့ကိုလွန်စွာမှသံမိုးနေတယ်လို့မပြောနိုင်ဘူးလားပြောနိုင်တယ်ဒီလိုနဲ့ဒီမြို့သမီးငယ်လေးနှစ်ဦးကိုကုံလာနဲ့အုံရာဆိုပြီးတော့နာမည်ပေးလိုက်ကြတယ် နာမည်ပေးပြီးတော့ဘယ်လိုခေါ်လဲဂုံလာနဲ့ဘုံရာတဲ့ဒါသူတို့ဘာသာရဲ့နာမည်ပေါ့ဘုရင်တို့မြန်မာဘာသာတော့မဟုတ်ဘူးပေါ့နော်ဂုံလာဘုံရာလို့ခေါ်တယ်ဟုတ်ပြီဘုံရာကတော့မြမငေလို့သူတို့သတ်မှတ်တာပဲဂုံလာကတော့အမကြီးလို့သူတို့ပြောတယ်နော်ဟုတ်ပြီဒီသာသနာပြုဇနီးမောင်နှံဟာအဲ့တော့မိမိတို့ဝိနည်းထွက်လီကိုတိတိနေတဲ့နေရာလေးကနေမှတ်လို့ခဏကလည်းမိနစ်40လောက်ညင်သက်လာပြီဆိုတဲ့အခါမှာဒီလိုမိနစ်40 45မိနစ်50လောက်2ထိုင်3ထိုင်ပေါ့စသည်အဖြစ်ရလာတယ်ဆိုလို့ရှိရင်မိမိတို့ကတတိထားလိုက်လို့ရတယ်တခါတည်းမှာဝိနည်းကရှင်းနေတာတခါတည်းမှာဝိနည်းကတုန်နေတဲ့သဘောလေးဒီလိုဖြစ်နေတတ်တယ်ရှင်းတယ်ဆိုတာကနိနေလေးရှူနေရင်ရှည်ရလို့ခေါ်တယ်။ဒါကြတဲ့ကြရင်ဝင်နေထွက်လေကမြန်မြန်ကြီးဝင်နေထွက်နေတယ်။အဲ့လိုမျိုးဖြစ်တယ်ဆိုရင်တော့အဲ့ဒါကိုတူတဲ့နေလို့ခေါ်တယ်။အဲ့ဒီဝင်နေထွက်လေကတူရင်လဲတူတဲ့အတိုင်းရှည်ရင်လဲရှည်တဲ့အတိုင်းအဲ့ဒီချိန်မှာကြောင်းမှတ်မယ်ဆိုရင်လဲကြောင်းမှတ်လို့ရပါတယ်။တူတယ်ရှည်တယ်ဆိုတာကတော့လက်မှတ်ကြမလို့ဘူး။ရှည်နေတဲ့လေကိုရှည်နေတဲ့အတိုင်းလေးဝင်နေထွက်လေဒီလိုလေးမှတ်ပြီးတူရင်လဲတူနေတဲ့နေလေးကိုတူနေတဲ့အတိုင်းလေးပဲဝင်လေထွက်လေဝင်လေထွက်လေဒီလိုမျိုးစပြီးမှတ်ပြီးပေါ့နော်ဟုတ်ပြီအဲ့လိုမျိုးမှတ်လို့စိတ်လေးညင်ဖို့လာမယ်ပို့ပြီးတော့သမာဓိကလည်းဖြစ်လာတယ်ဆိုရင်တော့ချမ်းသာမှုတွေဖြစ်လာကြမှာဖြစ်တယ်အဲ့ဒါလို့နဲ့ကြိုးစားလို့မိမိတို့တဏှာရင်လောက်ညင်လာကြပြီတဏှာတဏှာသုံးနေစသည်ဖြင့်ညင်လာကြပြီဆိုတဲ့အခါမှာမိမိတို့အနေနဲ့အစနဲ့အဆုံးအကုန်လုံးသိအောင်ကြိုးစားမယ်ဆိုရင်ကြိုးစားလို့ရကြတယ်စတဲ့ဆုံးဆိုတာကမိမိတို့ဝင်နေထွက်လေကိုခဏကရှင်လဲရှင်တဲ့အတိုင်းတို့ရင်လဲတို့တဲ့အတိုင်းရှုနေတဲ့အခါမှာဝင်နေထွက်လေဝင်နေစပြီးဝင်သွားပြီဆိုကြသူဓာတိဝမှာစတိပြီးတော့ဝင်သွားတယ်အဲ့ဒီဓာတိဝမှာပဲသုံးသွားတယ်စပြီးဝင်သွားတယ်ဒါကိုအစလို့ခေါ်တယ်အလေဖြင့်အပိုင်းရှိတယ်ဒါကိုအလေလို့ခေါ်မယ်တတိယမှာသုံးသွားမယ်ဒီနေရာမှာဖြည့်ပြီးတော့ပဲသုံးသွားတယ်ဒါကိုအဆုံးလို့ခေါ်တယ်ဘယ်ဟာကအစဘယ်ဟာကအလေဘယ်ဟာကအဆုံးဆိုပြီးတော့ဝိပန်ပိုင်းထောင်ကြရတော့မလိုဘူးစပြီးဝင်တဲ့အချိန်ကနေသုံးသားတဲ့အထိရှင်ရင်လဲကျိုးတဲ့ရှင်တဲ့တိုင်းလေးအကုန်လုံးတည်အောင်ကြိုးစားလိုက်ဒါဆိုရင်လုံတော့တယ်တွင်လဲကျိုးတဲ့တိုင်းလေးစပြီးဝင်တဲ့အချိန်ကနေသုံးတဲ့အထိအစတည်းအဆုံးအကုန်လုံးတည်အောင်ကြိုးစားဒါဆိုရင်လုံတော့တယ်နော်အဲ့လိုကြိုးစားလိုက်တဲ့အခါမှာဘောမိမိတို့ဓမ္မတိတွေကအကောင်းလာတဲ့တတိတွေကအကောင်းလာလို့မိမိတို့ရဲ့စိတ်တွေကတဏှာကြီးတဏှာကြီးကွဲတဏှာကြီးစသည်ညင်ဝတ်လာတဲ့အခါမှာတဏှာရင်ခွဲလောက်မှာပဲဖြစ်စီတဏှာရင်လောက်မှာပဲဖြစ်စီပေါ့လေဟာအလုံးတရားနုညံ့ပင်မွေ့တဲ့အဆင့်ကိုကြောင်းလင်းသွားတတ်ပါတယ်အဲ့လိုကြောင်းလင်းသွားခြင်းကိုစတင်တွင်တွေ့ရတဲ့ပုဂ္ဂိုလ်များကဘယ်လိုဖြစ်တတ်တယ်ဆိုရင်မိမိတို့ရဲ့ဉာဏ်ထဲမှာအာနာပါနကဝိနည်းထွက်လေဆိုတဲ့အာနာပါပါနဟာလုံးလုံးကြီးမရှူတော့တကယ်သူရပ်တန့်သွားတကယ်သူထင်လာကြပါတယ်အဲ့ဒီကမှယောဂီတွေကဘယ်လိုဖြစ်တယ်လန့်သွားတယ်ဟာအသက်မရှူတော့ဘူးနဲ့တူတယ်ဆိုမျက်လုံးကြီးဖွင့်လိုက်ကြတယ်အဲ့လိုမျိုးဖွင့်ကြမလို့ဘူးနော်မိမိတို့ကအသက်ရှင်နေကြတယ်အသက်ရှူနေကြတယ်လေကလွန်တရားတိမ်မွေ့သွားတဲ့အတွက်ကြောင့်မို့မိမိတို့ရဲ့တတိတရားဉာဏ်အားတွေကမလိုက်နိုင်တဲ့အတွက်ကြောင့်မို့ဖြောက်သွားတဲ့ကိစ္စဖြစ်ရခြင်းတော်ဖြစ်ပါလေအဲ့လိုအချိန်လေးမှာမိမိတို့ကမိမိတို့ငကိုတိခဲ့တဲ့နေရာလေးရှိတယ်အဲ့ဒီနေရာလေးမှာပြန်လည်ပြီးစောက်ပြီးတော့ဝင်နေထွက်နေလေးရှိနေလေရဲ့ဒါအသက်ရှင်နေတဲ့ပုဂ္ဂိုလ်အသက်ရှူတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်အသက်ရှူနေလေရဲ့ဝင်နေထွက်နေလေးရှိနေလေရဲ့ဆိုပြီးတော့ငကိုတိခဲ့တဲ့နေရာလေးကဒီတတိလေးကပ်ပြီးတော့ပြန်ဆောက်လိုက်ရင်တင်းတင်းနေနေလေးဖြစ်နေတဲ့ဒီလေးကိုမိမိတို့ပြန်လည်ပြီးတွေ့ကြမှာဖြစ်ပါတယ်။အဲ့ဒီတင်မွေးတဲ့နေလေးကိုတွေ့တဲ့အခါမှာမိမိတို့ကအဲ့ဒီတင်မွေးတဲ့နေလေးကိုပို့ပြီးတော့ထင်ရှားသွားအောင်လုပ်ပြီးတော့မရှူဖို့အရေးကြီးတယ်။အဲ့ဒီတင်မွေးတဲ့အတိုင်းလေးမိမိတို့စက်ပြီးစူးစမ်းသွားနိုင်တယ်ဆိုရင်တော့တဖြည်းဖြည်းနဲ့သမာဓိတွေကအားကောင်းလာပြီးတော့သမာဓိလင်းအောင်ကြည်လို့ခေါ်တဲ့လင်းအောင်တွေဟာပြုတ်ပြုတ်ပြက်ဒလက်လက်နဲ့တောက်ပခြင်းနဲ့တောက်ပမယ်။စပြီးပေါ်တဲ့ပုဂ္ဂိုလ်များကတော့မိကိုယ်ရောင်စပြီးပေါ်ခြင်းပေါ်တတ်တယ်။ဆက်ပြီးတော့အဲ့ဒီတိမ်မွေ့နေတဲ့လေလေးမှာပဲဆက်ပြီးစိုက်ထားလိုက်မယ်။အဲ့ဒီအလင်းရောင်ကိုအာယုံမြုပ်မပြုတ်ဘဲနဲ့လစ်လူရှုပြီးထားလိုက်မယ်။ဝင်လေထွက်လေမှာပဲဆက်ပြီးမှတ်လိုက်မယ်ဆိုရင်ဒီမိကိုယ်ရောင်လေးဟာဖြူလာတတ်တယ်။အဲ့ဒီကံမှာလဲဒီအဖြူရောင်ကိုအာယုံမြုပ်ဘဲနဲ့ဝင်လေထွက်လေမှာပဲဆက်ပြီးတော့မှတ်နေလိုက်ရင်ဒီပြောင်လေးဟာတဖြည်းဖြည်းနဲ့ကြီးနေလာတတ်ပါတယ်။ဒီလိုကြီးနေလာလာမှုလေးဟာတဖြည်းဖြည်းနဲ့အားကောင်းလာတဲ့အခါမှာတောက်ပပြီးလာတတ်ပါတယ်။အဲ့လိုကြီးနေတောက်ပတဲ့အယောင်ဖြစ်ပေါ်လာတဲ့အခါမှာဒီလေးလေးဟာ ဒီလင်းရောင်ကြီးကဒီလင်းဟာပေါ့လေမိမိတို့လေနဲ့လာပြီးတသားတည်းဖြစ်ပြီးရောသားတတ်ပါလေအဲ့လိုရောသားတဲ့အခါမှာအဲ့ဒီချိန်မှာတော့နမိတ်လို့ခေါ်နိုင်တယ်အဲ့ဒီလေနဲ့အဲ့ဒီအလင်းနဲ့ရောသေးမှုကမိနစ်30လောက်ခံခဲ့သွားပြီဆိုရင်တော့မိမိတို့ရဲ့ဘာဝနာစိတ်ကိုလေကိုမှတ်နေရကနေအဲ့ဒီနမိတ်ဆိုတဲ့နမိတ်ပေါ်မှာအလင်းပေါ်မှာစိတ်ကိုကြောင်းပြီးတော့တင်ပေးလိုက်တယ်အဲ့ဒီအခါမှာမိမိတို့ဟာအဖြစ်ဖြစ်နေဒီနမိတ်ပေါ်မှာသာစိတ်ကိုတဏှာကြီးဝင်စားပြီးတော့စိတ်ကိုကပ်ပြီးတော့နစ်ပြီးတော့နေနိုင်မယ်ဆိုရင်ဇန်ပညာဇန်သမာဓိဆိုတာဖြစ်လာမှာဖြစ်တယ်။နဏ္ဍာယီမိမိတို့နမိတ်မှာစိတ်ကပ်ပြီးနေနိုင်ရင်နဏ္ဍာယီဇန်ပညာဇန်သမာဓိဆိုတာကဖြစ်ပေါ်လာကြမှာဖြစ်တယ်။ဒါဆိုလို့ရှိရင်မိမိတို့ရဲ့ဇန်ပညာလို့ခေါ်တဲ့ပညာရဲ့ဝုဒ္ဓိပညာဝုဒ္ဓိရဲ့ပြီးပွားခြင်းဟာမဖြစ်ပေါ်လာကြဘူးလား။ဖြစ်ပေါ်လာကြပြီ။ဒါဆိုလို့ရှိရင်အဲ့လိုတင့်ကြံကြိုးကိုအားထုတ်မှုကိုမိမိတို့အိမ်မှာနေပြီးတော့ကြိုးစားအားထုတ်မယ်ဆိုရင်လည်းပဲကြိုးစားအားထုတ်နေတဲ့ပုဂ္ဂိုလ်အတွက်မပြုတ်သာတဲ့ဆံရင်တော့လွန်တရားကြီးမားတဲ့ကြိုးစည်းပွားကိုမပေးနိုင်ဘူးလားပေးနိုင်တယ်လက်ပြတစ်ဖက်မှာလက်တရားတို့ဂရေသိမ့်နဲ့ပြည်ပြည်ဖြစ်ပေါ်နေကြတယ်မိမိတို့လက်ပြတစ်ဖက်မှာဂရေသိမ့်နဲ့ပြည်ပြည်ဖြစ်ပေါ်နေတဲ့တရားတွေထဲကစိတ်တကနာတစ်စက်ကဘဝတစ်ခုကိုအကျိုးပေးနိုင်ရင်ဆိုရင်မိမိတို့ကမ္မထံကို10မိနစ်အားထုတ်နေတယ်ဆိုရင်လက်ပြတဲ့တက်မှာဂရေသိမ့်နဲ့ပြည်ပြည်ဖြစ်ပေါ်နိုင်နေဆိုရင်10မိနစ်ဆိုတဲ့အတိုင်းတာမှာဂရေသိမ့်ပေါင်းမြောင်များစွာမဖြစ်သွားကြဘူးလားဒါဆိုအဲ့ဒီကုသိုလ်ကံတွေကအကျိုးပေးပြီဆိုရင်တော့အောက်ကောင်းတဲ့ပရိသတ်ဒီအောက်ကောင်းတဲ့အကျိုးကိုမပေးကြဘူးလားပေးကြမယ်ဒါဆိုလို့ရှိရင်မိမိတို့အနေနဲ့သံပညာလို့ခေါ်တဲ့ပညာရဲ့ဝိဓိခြင်းဝိဓိကိုမိမိတို့ကြိုးစားကြဖို့လိုတယ်အဲ့တော့အဲ့လိုသမာဓိကိုတူတောင်ပြီးတဲ့နောက်မှာမိမိတို့အနေနဲ့သမာဓိသိက္ခာလို့ခေါ်တဲ့သမာဓိအပြည့်စုံကိုပြည့်တန်ကျိုးခုအာထုနေကြတဲ့အာထုနိုင်လိုက်ကြတဲ့ပုဂ္ဂိုလ်တွေလို့ခေါ်နိုင်မှာဖြစ်ပါလေ။အဲ့ဒီချိန်မှာမိမိတို့ကပညာစခန်းကိုတက်လန်းပြီးတော့ယုတ်ဒီဏ္ဍီကိုဟုတ်တိုင်းမှန်စွာသိဖို့ရန်အတွက်ဓကမထံနဲ့သမာဓိကိုဆက်လက်ပြီးထူထောင်လို့ဓကမထံကိုသိနေကြအာထုလိုက်တဲ့နောက်မှာဓတိလေးပါးလို့ခေါ်တဲ့ပရဝီဓာအဘောဓာဒေဇောဓာဝါယောဓာဆိုတဲ့ဓတိလေးပါးသူတို့ရဲ့ဓာတ်တွေကိုဖြန့်ကျက်ပြီးထုတ်လိုက်မယ်ဆိုရင်တော့ပတ္တိဓာတ်မှာ6မျိုးရှိတယ်။မာတဲ့သဘော၊ကျန်းတဲ့သဘော၊လေးတဲ့သဘော၊ပေါ့တဲ့သဘော၊ချိုးတဲ့သဘော၊ပြော့တဲ့သဘောစသည်အားဖြင့်6မျိုးရှိတယ်။ပြီးတဲ့အခါမှာအာဘောဓာတ်မှာယူရှိတဲ့သဘော၊ဖွဲ့ရှိတဲ့သဘော၊တေဇောဓာတ်မှာပူတဲ့သဘော၊အေးတဲ့သဘောဝါယောဓာတ်မှာထုတ်တဲ့သဘော၊တွန်းတဲ့သဘောဒီဓာတ်ကြီး12ပါးကိုဒသနဲ့ပါးကိုစနစ်တကျဆရာနီလန်းအတိုင်းဒသပြပြီးတော့မူတဲ့နီလန်းအတိုင်းစနစ်တကျအားထုတ်လိုက်တဲ့နောက်မှာသမာဓိတွေဖြစ်ပေါ်လာတဲ့အခါမှာအနာပါနကမ္မဋ္ဌာန်းကိုအားထုတ်တဲ့ကဲ့သို့ပဲခန္ဓာကိုယ်ကြီးဟာကြီးလင်တော့ပပြီးတော့နောက်ဆုံးမှာယုတ်ကလတ်ဤအဖြစ်နဲ့ကွဲထွက်သွားမှာဖြစ်တယ်။ဒီနေ့ယုတ်ကလတ်လေးတွေကိုတရားနာပြည့်တတ်ပြီးသိမြင်ဘူးလားမသိဘူးသိဘူးဆိုရင်ဘဝရတာဟာတန်ဖိုးမရှိသေးဘူးလို့ခေါ်နိုင်တယ်။အဖြစ်လို့လဲလောကမှာအနှိမ့်ဆိုင်ဆုံးသောပညာဟာဝိပဿနာပညာပဲ။မြတ်စွာဘုရားသိတော်မူတဲ့ပညာဉာဏ်ကိုဘယ်လိုသိရင်သိနိုင်တယ်ဆိုတာကိုမြတ်စွာဘုရားရှင်ကဟောကြားထားတော်မူတဲ့ဥသိဏ္ဍုကလိုက်နာသင်ကြံလိုက်မယ်ဆိုရင်။ဘုရားသိတော်မူတဲ့အတိုင်းသင်တို့သိနိုင်ကြမှာဖြစ်တယ်လို့အာမခံပြီးဟောကြားထားတဲ့ဒီတရားတော်တွေကိုမိမိတို့ကမြတ်စွာဘုရားညွှန်ကြားတဲ့အတိုင်းကိုညွှန်ကြားတဲ့အတိုင်းသင်ကြံလိုက်လို့ကမ္မထံကအကောင်မောင်းတန်တဲ့အချိန်ကြရင်အင်မတန်သိငယ်နေတဲ့ဒုက္ခလလူခေါ်တဲ့ယုတ်ကလလေးတွေကိုမြင်ကြရမှာဖြစ်တယ်။ဒီနေ့အလွန်တရာဝေးလာလာတဲ့နောက်တိုင်းပြည်နဲ့နောက်နိုင်ငံအရှိတိုင်းပြည်မျိုးများစွာကနိုင်ငံသားသူနိုင်ငံသားတွေဟာပေါ့တော့ရမှာတရားကိုသင်ကြံသူကိုအားထုတ်ပြီးနေထိုင်ကြပါရဲ့။ချို့ဆိုလဲ7လမြောက်ပြီ။ချို့ဆိုလဲ2နှစ်ကိုရောက်ပြီ။တချို့ဆိုလဲ2နှစ်ခွဲ2နှစ်3နှစ်မြောက်တဲ့ပုဂ္ဂိုလ်တွေလည်းရှိနေကြပါပြီ။လုံးလုံးကိုမပြန်နေတဲ့ကိုတပည့်တော်တို့ရဲ့ဘဝညီမကျက်တဲ့ကိုကြောင်းပြစ်လိုက်ပါပြီနဲ့ကြောင်းပြစ်လိုက်ပါပြီအရှင်ဖျားလို့ဒီလိုမျိုးဥစဉ်ကိုရှောက်ထားပြီးတော့ကြိုးစားခဲ့တဲ့ပုဂ္ဂိုလ်တွေရဲ့အသက်ရွယ်ကိုကြည့်လိုက်ရင်ဒီနေ့တရားနာတိသက်ထဲမှာရှိနေတဲ့အသက်ရွယ်ကြီးများစွာပါနေကြပါလေသူတို့တိုင်းပြည်ဟာအလွန်တရာမှကြီးပွားချမ်းသာနေတဲ့တိုင်းပြည်ကလာကြတာပါဒါပေမဲ့ကောင်းမကောင်းကြီးစိုးနဲ့နောက်ကိုလိုက်နေကြတယ်ဆိုတာကတဏှာရဲ့ကြည်ကြုံနေဖြစ်နေကြတယ်။ တဏှာရဲ့လူနိုင်ငံကိုလိုက်ပါနေကြတယ်ဒုက္ခဖြစ်နေကြတယ်ပြည့်စုံနေတာဖြစ်နေကြတယ်သူတော်ကိုအထက်လျောက်နားလည်လာကြတဲ့အခါကျတော့အရှင်သခင်ဖြစ်စင်ကြတယ်တဏှာဒါသလို့ခေါ်တဲ့ဘဝကနေအရှင်သခင်ဆိုတဲ့ဘဝကိုကြောင်းပြလို့တဲ့အတွက်ကြောင့်အရှင်သခင်ဖြစ်သောသီလသမာဓိပညာရှင်စင်တွေကိုလာရောက်ရှင်းတန်ကျုပ်ကိုအားထုတ်နေကြတာပဲဖြစ်ပါတယ်ဒီနေ့ဉာဏ်သာပြည့်တဲ့အနေနဲ့ဘဝတန်ဖိုးကိုတန်ဖိုးရှိရှိအဆုံးချခြင်းကြတယ်ဆိုရင်တော့ဒနာကျွန်ဆိုတဲ့ဘဝကနေလွတ်မြောက်နိုင်တဲ့အရှင်သခင်ဖြစ်နိုင်တဲ့ရှင်စင်တွေကိုရှင်းတန်ကျုပ်ကိုအားထုတ်ဖို့တော့မလိုဘူးလားလိုတယ်ဝိပဿနာပညာဆိုတဲ့ဒီဘဝသံတာမှုကိုရရှိဖို့ရန်အတွက်ဆိုတာကရုပ်တွေကိုပရမတ်ဆိုင်အောင်သိဖို့လိုတယ်မိမိတို့ဒီထဲမှာပညာတတ်သောသူသောသားတွေများစွာပါကြတယ်မိမိတို့အက်တမ်ဆိုတာမကြားဘူးလားအဲ့ဒီအက်တမ်ကိုမိမိတို့ကိုယ်တိုင်သိဘူးသလားမသိဘူးကြဘူးအဲ့ဒီအက်တမ်လို့ခေါ်တဲ့ဒုသဘောတရားလေးတွေဟာအလုံးတရားသိငယ်မယ်လို့သိတဲ့ပညာရှင်တွေကတော့ခံမှန်းထားကြတယ်ဒါပေမဲ့ဒီနေ့ရသဗျာရှင်ပြောတဲ့ယုတ်ကလတ်တွေဟာအလုံးတရားသိငယ်ပါတယ်လို့ခေါ်တဲ့အက်တမ်တွေအထက်ကိုအစပေါင်းမြောက်များစွာသိငယ်ပဲလို့ယူဆရပါတယ်ဒီနေ့အဲ့ဒီအက်တမ်ဆိုတဲ့အလုံးတရားသိငယ်တဲ့ယုတ်ဖွင့်စည်းကိုသိတဲ့ပညာရှင်တွေကအလုံးတရားကြည့်တဲ့မိုက်ခရိုစကုပ်ကဲ့သို့သောမိုက်ခရိုစကုပ်ကိုတည်ထင်ပြီးကြည့်ပါတော့ညာလေးပဲကိုယ်တိုင်ကိုယ်ကျသိမြင်ကြတာတော့မဟုတ်ဘူးယုတ်ရဲ့အသေးဆုံးဖွင့်စည်းကိုအက်တမ်လို့အမည်ပေးလိုက်ခြင်းညာတာဖြစ်ပါတယ်ဒီနေ့ဖောင်တော်ရမှာသမာဓိကိုကြကြတဲ့နာထူထောင်ပြီးတော့သမာဓိလင်းအောင်ကြည်အကူညီနဲ့ဒီယုတ်ကလတ်တွေကိုထိုးထွင်းသိနေကြတဲ့နိုင်ငံသားသူနိုင်ငံသားတွေတိုင်းရင်းသူတိုင်းရင်းသားတွေလည်းညောင်များစွာရှိနေကြပါတယ်ဒီနေ့တော့ဦးစင်နိုင်ငံသားသူတရုတ်နိုင်ငံသူလေးတယောက်ကိုယုတ်ကမတန်းကိုရှုနေတဲ့အချိန်ပေါ့ယုတ်ကလတ်တွေကိုပရမတ်ဆိုင်အောင်တက်ခွင်နေတဲ့အချိန်လေးမှာဦးစင်ကနေမေးလိုက်တယ်ဒီယုတ်ကလတွေကိုတွေ့ရတာသမာဓိရှိလို့မြင်တာလားသမာဓိမရှိလို့မြင်တာလားလို့ဦးစင်းမေးလိုက်တော့ဦးစင်းသမာဓိရင်းရောင်ကြည်မရှိရင်တော့ဘယ်လိုမှမမြင်နိုင်ဘူးဗျာဦးစင်းထပ်ပြီးမေးလိုက်တယ်ဒီယုတ်ကလတွေဟာလင်းလင်းမြန်မြန်ကြီးဖြစ်ပြနေသလားနိမ့်နိမ့်ကွယ်ကွယ်လေးဖြစ်ပြနေပါသလားလို့မေးလိုက်တဲ့အခါမှာရှင်ဗျာဒီယုတ်ကလတွေဟာလင်းလင်းမြန်မြန်ကြီးကိုဖြစ်ပြနေကြပါတယ်ဒီယုတ်ကလမှာရှိတဲ့ပရဝီတ္တအာဘောတ္တဝါယောတပရိအာဘောတိသောဝါယောဝဏကန္တရတ္တဩဇာစတဲ့ရှင်မျိုးဒီပိဒပါရင်ကိုမျိုးပေါ့အကြည်ယုတ်တွေပါရင်တော့ခဏကတဏှာကြောင့်ဖြစ်ပေါ်လာတဲ့အကြည်ယုတ်တွေပေါ့ဒီအကြည်ယုတ်တွေကိုလည်းတကယ်လက်တွေ့ရှုနေနိုင်ကြပါလေယုတ်သဘောတရားရှင်မျိုးကိုမျိုးဆယ်မျိုးဆိုတဲ့သဘောတရားတွေကိုပရမတ်တွေလို့ခေါ်တယ်အဲ့ဒီပရမတ်တွေကိုသိမှယုတ်ကိုစသည်ရဲ့လို့ခေါ်တယ်အဲ့ဒီယုတ်ကလတွေကိုရှုဖို့ရန်အတွက်ယုတ်ကလလေးတွေကိုဖမ်းပြီးတော့ရှုရတယ်။အဲ့လိုရှုတဲ့အခါမှာယုတ်ကလတွေကနင်းနေမြန်ကြီးဖြစ်ဖြစ်နေကြတဲ့အခါကျတော့ဒီယုတ်ကလတွေမှာပါဝင်နေတဲ့ဗြဟ္မသဘောတရားတွေကိုရှုရတာအရင်တရားမှခက်ခဲပါတယ်ဗျာ။ဒီလိုမျိုးလျှောက်ထားကြတာဟာတကယ်ကိုယ်တိုင်ကိုယ်ကျမြင်လို့လျှောက်ထားနေတဲ့စကားတွေမဟုတ်ဘူးလား။မိမိတို့အနေနဲ့ဒီသိဉာဏ်ကိုမရသေးဘူးဆိုတာကမြင်စရာနဲ့ကြားစရာပေါ်မှာတောင့်တင်နေကြတဲ့ပုံစံတွေလို့မပြောနိုင်ဘူးလား။မိမိတို့ဒီနေ့ပြောနေကြတယ်ဆိုတာကမြင်စရာတွေကိုကြည့်ပြီးတော့ပြောနေကြတာမဟုတ်ဘူးလားဟုတ်တယ်မိမိတို့ပြောနေကြတယ်ဆိုတာကကြားစရာတွေကိုနားဆင်ပြီးတော့ပြောနေကြတာမဟုတ်ဘူးလားမြင်စရာနဲ့ကြားစရာဆိုတာကလောကမှာတဏှာရဲ့ခိုင်းစေမှုတဏှာရဲ့ကြုံပြမှုကိုခံရလို့လုပ်နေကြတာမဟုတ်ဘူးလားဟုတ်ပြီတကယ်တော့အနှစ်သာရရှိတယ်မိမိတို့ပျော်ရှင်မှုတွေမဟုတ်ကြဘူးမိမိတို့ဒီလိုရုပ်တည်နာတွေကိုဟောက်တိုင်းမှန်စွာမသိဘူးဆိုတာကတကယ်ပြောထိုက်တဲ့ဘဝကိုရရှိတယ်လို့ခေါ်နိုင်ပါတော့မလားဒီလိုနည်းနဲ့ဒီဘဝတခုအဆုံးသတ်သွားတယ်ဆိုရင်တန်ဖိုးရှိတဲ့ဘဝကိုတန်ဖိုးရှိစွာနဲ့အဆုံးသတ်နိုင်လောက်တဲ့ပုဂ္ဂိုလ်တွေအဖြစ်နဲ့မိမိတို့ကိုယ်ကိုမိမိတို့ပြုပြင်ပြောင်းလဲဖန်တီးပေးလိုက်တဲ့ပုဂ္ဂိုလ်တွေလို့ပြောလို့ရပါတော့မလားဟုတ်ပြီဒီနေ့အလွန်တရာအောက်ကောင်းတဲ့မိုက်ခရိုစကုပ်တွေကိုတည်ထင်နိုင်ပါတယ်ဆိုတဲ့သိတဲ့ပညာရှင်တွေတော်တော်မှသမတ်ပြီးချင်းတာတတ်နိုင်တဲ့အတံကဲ့သို့သောယုတ်သဘောတရားတစ်ခုပို့ပြီးတော့သိငင်နေတဲ့ဒီယုတ်ကလနေတွေကိုမြင်တွေ့ခွင့်ရတယ်ဆိုတာဒီယုတ်ကလတွေကိုထိုးထွင်းပြီးသိတယ်ဆိုတာအလွန်တရာကြီးကျယ်တဲ့ဉာဏ်ပညာကိုရတာမဟုတ်ဘူးလားဟုတ်တယ်နော်ဒီပညာကိုရဖို့အတွက် ဒီလိုအင်မတန်ထက်မြက်တဲ့ဉာဏ်ပညာကိုရဖို့ရန်အတွက်ကြိုးစားဖို့မကောင်းဘူးလားမြတ်စွာဘုရားရဲ့အဆုံးအမသာသနာတော်ဟာလည်းထင်ရှားရှိနေတယ်။မြတ်စွာဘုရားရဲ့အဆုံးအမသာသနာတော်ကိုပြန်လည်ပြီးတော့ပြုစုပျိုးထောင်ထိမ့်သိမ့်ပြီးတော့သာသနာပြန်ပြူးနေတဲ့ဤနာပေးပြီးတော့သင်္ချေတည်ကြားပေးနေတဲ့ဆရာသမားတွေလည်းမရှိနေကြဘူးလား။မိမိတို့ကလည်းလူသတ္တဝါတွေမဖြစ်နေကြဘူးလား။ကောင်းတယ်ဆိုတယ်အကျိုးရှိတယ်အကျိုးမဲ့တယ်ကုသိုလ်အကုသိုလ်အပြစ်နဲ့အပြစ်ရှိအပြစ်နဲ့စတဲ့အရာတွေကိုခွဲခြားပြီးသိနေနိုင်တဲ့ပုဂ္ဂိုလ်တွေဖြစ်ကြပါလေနဲ့မိမိတို့ရဲ့ဒနာဆန္ဒတွေကိုမချိုးနိုင်ပဲနဲ့နေနေတိုင်းနေပြီးတော့စိတ်နေတိုင်းစိတ်နေကြရင်ဒီလိုရင့်ကျက်တဲ့အသိဉာဏ်အလွန်တရာအကောင်းတဲ့အသိဉာဏ်ကိုမရနိုင်ဖြစ်ကြမယ်ဖြစ်တဲ့အတွက်မိမိတို့ရဲ့အသိဉာဏ်လေးတွေခံယူချက်လေးတွေကိုကြောင်းပြစ်ပြီးတော့ဒီလိုနဲ့ဆိုင်တဲ့အသိဉာဏ်တွေကိုရရှိအောင်ငါတို့ကြိုးစားကြမယ်လို့စိတ်ချက်လေးတွေကိုပြုပြင်လိုက်တာသံပါမိမိတို့ပြုပြင်ဖို့ရန်အစဉ်လေးနဲ့တန်ပြီလို့မပြောနိုင်ဘူးလားပြောနိုင်တယ်ဟုတ်ပြီအဲ့ဒီရုပ်တွေနဲ့ရုပ်တွေကိုသိပြီးတဲ့နောက်မှာနန္တရားတွေကိုဆက်လက်အထောက်အပံ့ဖြစ်တယ်နန္တရားတွေကဝိတိသိစေနဲ့ဖြစ်နေကြတယ်ဒီနန္တရားတွေကိုသိဖို့ရန်အတွက်လည်းသမာဓိရှိရင်ဟုတ်တယ်မှန်သာသိနိုင်ပါတယ်ရသောချက်ရှင်ကိုတော်တိုင်းကသမာဓိကိုထူထောင်ကြသမာဓိရှိတဲ့ပုဂ္ဂိုလ်ဟာဟုတ်တယ်မှန်သာသိတယ်မြင်တယ်လို့အမခံပြီးဟောထားတာပါသမာဓိကိုသာထူထောင်လိုက်ပါအပ္ပနာသမာဓိဥပ္ပဇာရသမာဓိလို့ခေါ်တဲ့ဒီသမာဓိနှမျိုးကိုထူထောင်လိုက်လို့သမာဓိပညာဉာဏ်ပညာတွေကကြီးပွားလာကြပြီဆိုရင်ဝိပဿနာပညာလို့ခေါ်တဲ့ပညာရဲ့ကြီးပွားခြင်းကိုဆက်လက်ပြီးတော့မိမိတို့ကရရှိကြမှာဖြစ်ပါတယ်ဝိပဿနာကိုမိမိတို့ကဆက်လက်ပြီးအားထုတ်လို့ယုတ်ဒီနန္ဒီကိုဟုတ်တိုင်းမှန်စွာသိပြီဆိုတဲ့အခါမှာဒီဘဝကိုဘေကုသိုလ်ကံကအကျိုးပေးလိုက်တယ်ဆိုတဲ့ကိုယ်တိုင်ထပ်ဖို့ကိုယ်တိုင်မျက်မှောက်ထင်းဖို့ပြီးသိဖို့ရန်အတွက်မိမိတို့ရဲ့အစိတ်ကိုလှမ်းရှုတဲ့ပြည့်စည်အပိကဉာဏ်ကိုလည်းပဲရသော်ပြားရှင်ကရှုဖို့ရန်အတွက်ညွှန်ကြားပေးတာဖြစ်ပါတယ်။ဒီနေ့မိမိတို့ဒီဘဝကိုရရှိလာကြခြင်းဟာကုသိုလ်ကံကြောင့်ရရှိတယ်ဆိုတာကိုတော့ဘုရားဆရှိသောအရိယာဘုရားဆရှိသောသရောကောင်းတွေနဲ့အရိယာသရောကောင်းတွေဟောကြားပြသဆူဆုံးမတဲ့အတွက်ကြောင့်သူတစ်ပါးတို့ရဲ့ကျုပ်တို့ရဲ့စကားတန်ကိုကြားပြီးတော့လက်ခံထားကြရှင်းပြတာဖြစ်ပါတယ်။ကိုယ်တိုင်ထိုးထွင်းပြီးသိတဲ့သဘောတရားတွေမဟုတ်ကြသေးဘူးမိမိတို့အနေနဲ့ခံခံရဲ့အကျိုးကိုယုံကြည်သက်ဝင်တဲ့နေရာမှာကိုယ်တိုင်ထိုးထွင်းပြီးတော့သိတဲ့ကာမတက္ကရာသမာဓိရှိဉာဏ်ကိုရရှိဖို့အကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတဲ့ပြည့်စည်အပိကဉာဏ်ကိုရရှိဖို့ရန်အတွက်ဆက်လက်ပြီးတော့အားသိကြမှာဖြစ်တယ်မိမိတို့အနေနဲ့ဘေကံကနေဒီဘဝကိုအကျိုးပေးလိုက်တယ်ဆိုတာကိုသိလိုက်ရပြီအတိတ်ဘဝမှာမိမိတို့အကုသိုလ်ကံကိုထူထောင်မှုမိတဲ့အတွက်ကြောင့်မို့သိတာဖြစ်ခဲ့ဘူးတဲ့ဘဝဒီကိုလည်းပဲတွေ့လိုက်ရတယ်ဆိုရင်တချို့ယောဂီတွေမိမိကဒီဘဝကိုကြည့်လိုက်တော့လူသားစင်စစ်ဖြစ်တယ်အတိတ်ဘဝတစ်ခုကိုလမ်းယူလိုက်တဲ့အခါမှာမွေဘဝရရှိခဲ့တယ်ဆိုတာကိုသိလိုက်ရတဲ့အခါမှာယောက်ျားကြီးတံမဲ့တင်ဖြစ်တော်ညာလည်းပဲနေရင်ပြန်ပြန်ကြပြီးတော့ငိုပွေးကြီးဆင်ခဲ့ရတဲ့ယောဂီလေးတွေရှိပါတယ်မိမိတို့ရဲ့ဘဝဟာလည်းဒီလိုတိတ်ဆန်ဘဝကိုရောက်ခဲ့တယ်ဆိုတာကိုကိုယ်တိုင်ကိုယ်ကျထိုးထည်တည်လိုက်တဲ့အခါမှာမမှန်တာတွေကမကြသွားကြဘူးလားကြသွားကြတယ်မိမိတို့ကဒီဘဝလေးကိုစန့်ပြီးတော့ကြည်နေကြတယ်ကွက်ပြီးတော့ကြည်နေကြလို့လားဒါလူဒါဒိဋ္ဌာန်နဲ့ပိုးပြီးမြင့်မြတ်တယ်ဒါမှန်တယ်ဒါပေမဲ့မမှန်တာထောင်လွှားခြင်းဆိုတာကမိမိတို့ရဲ့ဘဝတွေကိုမသိလို့တာဖြစ်တာပါမြတ်စွာဘုရားရှင်ဘယ်လိုဟောတယ်တန်တရားရဲ့ခိတန်တရားခိရဲ့အရှိဆုံးကိုဉာဏ်ဖြင့်သင်လျောက်ရည်ကြည့်မယ်ဆိုရင်လည်းပဲမသိရမသိနိုင်တဲ့အစရှိတယ်တဲ့အဲ့ဒီမသိရမသိနိုင်တဲ့အစရှိတဲ့တန်တရားကြီးမှာမဖြစ်ခဲ့ဘူးတဲ့ဘဝဆိုတာမရှိပါဘူးတဲ့မိမိတို့အနေနဲ့လူလည်းဖြစ်ခဲ့ပြီးနတ်လည်းဖြစ်ခဲ့ပြီးလူစည်းစိမ်နတ်စည်းစိမ်မင်းစည်းစိမ်ချစတဲ့စည်းစိမ်တွေကိုလည်းခံစားခဲ့ဘူးကြပြီးခွေးလည်းဖြစ်ခဲ့ဘူးပြီးဝယ်လည်းဖြစ်ခဲ့ဘူးကြပြီးတက်လည်းဖြစ်ခဲ့ဘူးကြပြီးနော်ကျွေးလည်းဖြစ်ခဲ့ဘူးပြီးနှွားလည်းဖြစ်ခဲ့ဘူးပြီးခုနကမွေလို့ခေါ်တဲ့ပြိဿံတတ္တဝါဖြစ်နေလေသက်ခေပူကြပြီကိုယ်တိုင်ထိုးထင်းပြီးသိအောင်မကြိုးစားကြသေးလို့သာမိမိတို့အနေနဲ့ဝိဇ္ဇာဆိုတဲ့အမောင်းထဲမှာနေနိုင်ကြတာဖြစ်တယ်ဒီလိုအဝိဇ္ဇာဆိုတဲ့အမောင်းတုထဲကနေပြီးတော့အလင်းဆိုတဲ့ဝိဇ္ဇာဉာဏ်ကိုရရှိဖို့ရန်အတွက်ကလည်းကမ္မထန်လုပ်ငန်းကိုပယ်ခွာပြီးတော့လုပ်လို့ရတဲ့လုပ်ငန်းစဉ်မဟုတ်တဲ့အတွက်ကြောင့်မိမိတို့အနေနဲ့တိကျပိကဉာဏ်လို့ခေါ်တဲ့အကြောင်းကြောင့်အကျိုးဖြစ်တဲ့ဉာဏ်ကိုကိုယ်တိုင်ထိဖို့မျက်မှောက်ပြုပြီးတော့သိနိုင်တဲ့အသိဉာဏ်ရှိအောင်ကြိုးစားပြီးတဲ့နောက်မှာမိမိတို့သိကြတဲ့ယုတ်နံဗြဟ္မတ်ကျောင်းကျိုးတရားတွေကို လက္ခဏာကြီးသုံးတန်သင်ပြီးတော့ဝိပဿနာတွင်တင်ကြီးရှုလိုက်တဲ့အဆုံးမှာဝိပဿနာဉာဏ်တွေကတစတစရင့်တဲ့လာလို့အတိတ်ကပါရမီကံတွေကလည်းဒီဘဝမှာနိဗ္ဗာန်ကိုထိုးထွင်းသိနိုင်တော့တဲ့ပါရမီတွေကပြည့်ညီနေကြမယ်ဆိုရင်ဝိပဿနာဉာဏ်တွေရဲ့အဆုံးမှာမဉ္ဇဉ်ဘုံဉ္ဇဉ်ဆိုတာခေါ်လာပြီးတော့နိဗ္ဗာန်ဆိုတဲ့အသင်္ကာရတ္တချမ်းသာကြီးကိုကိုယ်တိုင်ထင်းပေါက်မျက်မှောက်ပြုပြီးတော့ချမ်းသာကြီးချမ်းသာရတဲ့နိဗ္ဗာန်ကြီးကိုအာယုံပြုပြီးတော့နေခြင်းတလောက်နေနိုင်ကြမှာဖြစ်တယ်ဝိသေဥစ္စာတရားတစ်ခန်းမှမကုံရပဲနဲ့မိမိတို့နိဗ္ဗာန်ကိုမျက်မှောက်ပြုလို့တဲ့အခါမှာမျက်မှောက်ပြုနိုင်တဲ့ဒီချမ်းသာကြီးကိုရရှိနေဆိုရင်ဒီချမ်းသာကြီးကိုမိမိတို့အနေနဲ့ရအောင်ဒီဘဝမှာရအောင်ယူဖို့ကြိုးစားဖို့မကောင်းဘူးလားကောင်းတယ်အဲ့ဒီလိုကြိုးစားနိုင်လိုက်တဲ့ပုဂ္ဂိုလ်ဟာလူဘဝလူတန်ဖိုးကိုအထွတ်အထိပ်ရအောင်ကြိုးစားနိုင်လိုက်တဲ့ပုဂ္ဂိုလ်လို့သာဆိုနိုင်ပါတယ်အဲ့ဒီလိုဘဝမျိုးကိုမဆန်းဆောင်နိုင်သေးတဲ့လူလောကထဲမှာရှင်လည်းမယ်တန်တရားခီးမှာရှင်လည်းမယ်ဆိုရင်လည်းမိမိတို့ရဲ့ဘဝဒီတစတဲ့တစမြင့်တဲ့မြင့်အောင်တော့မိမိတို့ကုသိုလ်ကံတွေကိုများစွာထူထောင်ပြီးတော့အကုသိုလ်ကံတွေကိုရှောင်လွှဲပြီးနေထိုင်ဖို့တော့မလိုဘူးလားတကယ်လို့ဒီဘဝမှာမိမိတို့ကမဉ္ဇဉ်ပုံဉ္ဇဉ်စိုက်ပြီးတော့အသင်္ကတတ္တနိဗ္ဗာန်သံသာကြီးကိုမျက်မှောက်ပြုနိုင်တဲ့ဗာရမီကံမျိုးစည်တွေကပြည့်မြည်နေပါလျက်နဲ့အမထုတ်နိုင်လိုက်ဘူးဆိုလို့ရှိလို့ရှိရင်မိမိတို့ရဲ့ကံကိုမိမိတို့ကတာဝန်တည်နေတာဝန်တည်တဲ့ပုဂ္ဂိုလ်ကြီးအဖြစ်နေနိုင်လိုက်တဲ့ပုဂ္ဂိုလ်ကြီးဖြစ်ပါတော့လားမဖြစ်တော့ဘူးဒါဆိုရင်ကောင်းပါမလားမကောင်းဘူးဦးဇင်းတို့ဘဝတစ်ခုကိုအဆုံးသတ်ရတော့မယ်ပုဂ္ဂိုလ်တယောက်မှာမရဏတဏ္ဍောဆိုတာသောကြမှာဖြစ်တယ်။အဲဒီမရဏတဏ္ဍောသောတဲ့အချိန်မှာပုရုသေပုဂ္ဂိုလ်သာဖြစ်မယ်ဆိုရင်မိမိတို့အနေနဲ့ဘယ်အရုံကိုယူပြီးတော့သိမယ်ဆိုပြီးတော့စัจจနန္ဒပြောနိုင်တဲ့ပုဂ္ဂိုလ်ကြီးမဟုတ်ကြပါဘူး။မိမိတို့အနေနဲ့အရိယာတော်ကောင်းဆိုတဲ့သောတာပန်အရိယာတော်ကောင်းမဖြစ်သေးဘူးဆိုရင်ပေါ့မိမိတို့ဟာဘောရအာယုံကိုယူပြီးတော့ဘဝတစ်ခုကိုအဆုံးသတ်ရမှာဖြစ်ပါတယ်တကယ်လို့မိမိတို့ရဲ့နောက်ဆုံးသေးတဲ့အချိန်လေးမှာဘယ်ဘဝကိုလိုချင်လဲအဲ့ဒီဘဝဘောကိုမိမိတို့လိုချင်တယ်ဆိုတဲ့စိတ်နဲ့အဲ့ဒီဘဝဘောကိုရောက်ရှိကြောင်းကံကိုယ်သာမိမိတို့ဖန်ဆွဲပြီးတော့ယူလိုက်မယ်အာယုံပြုလိုက်မယ်ဆိုရင်ဒီနောက်ဆုံးမရဏတဏ္ဍသောကအာယုံယူတဲ့စိတ်ကိုအကြောင်းပြုပြီးမိမိတို့လိုချင်တဲ့ဘဝဘောကိုမိမိတို့ကရရှိကြမယ်ဆိုရင်မိမိတို့လိုချင်တဲ့ဘဝဘောကိုရရှိနိုင်တဲ့တန်ဖိုးကိုရရှိနေတဲ့အရိယာတော်ကောင်းဘဝကိုရရှိနေနိုင်တဲ့ဒီလိုသီလသမာဓိပညာရှင်းစဉ်၃ရာအင့်မြတ်တွေကိုစင့်တန်ကျိုးကိုအားထုတ်ဖို့ရန်အတွက်မိမိတို့အနေနဲ့ကျိုးစားကြဖို့မကောင်းဘူးလားကောင်းတယ်အကြောင်းမို့မိမိတို့အနေနဲ့မိမိတို့ရဲ့ရရှိထားတဲ့ဘဝကလေးမွေးခြင်းနဲ့သေဆုံးခြင်းဆိုတဲ့ဓာကာလလေးမှာတန်ဖိုးရှိရှိနဲ့လူဘဝတန်ဖိုးကိုအဆုံးချနိုင်ဖို့တန်ဖိုးရှိရှိနဲ့ကုန်ဆုံးနိုင်ဖို့နောက်ဆုံးဒီကနေ့ချိန်မှလည်းပဲကုသိုလ်ကံအာယုံတွေထင်လာနိုင်ဖို့နောက်ဆုံးမိမိတို့လိုချင်တဲ့အာယုံကိုယူပြီးတော့ဘဝကိုကူးမြောက်နိုင်တဲ့အရိယာသူတော်ကောင်းဘဝကိုရရှိနိုင်တဲ့ပုဂ္ဂိုလ်မျိုးဖြစ်ပြီးတော့ဒနာယိဆဲဆောင်မှုဒနာယိဆွေးငင်မှုဒနာယိလုံနိုင်ငံတို့လိုက်ပါနေရမှုဆိုတဲ့ဒနာယိကင်းပြတ်ခြင်းဆိုတဲ့ဘဝကိုရရှိနိုင်တဲ့ယန္တာအရှင်သူမြတ်ကြီးဖြစ်တဲ့အချိန်ကိုစင့်တန်ကျိုးကိုအားထုတ်ထိုင်ကြပါစေလို့သူတော်ရင်နဲ့ဒီနေ့ဒီတရားကိုဒီမှာပဲဆုံးသတ်ကြစို့အားလုံးပဲတရားသင်ကြစို့ဟေတဝါကာမိပပိသိန်သူသံတော်ကံပြီးရစိန်တကာတေတုံမိပြလူသိခါဝောပပိသိတာသူပေတလားသံတော်ဖျားလျာပစ္စည်းကနိရိယာနယ်လောင်းဖို့တုရှိကသရောကောင်းတို့သည်ကံပီရစိန်တကနနေတဲ့သဘောတွေကိုနနေစွာကြံစင်ချံကောင်းဝင်တော်မူကြကုန်သည်ဖြစ်၍ကာမီရှိကပြုဖန်ကုသိုလ်ကံတို့ပြပန်ထောက်မှလည်းရောက်ရသောညာလာသည်သည်ကြည်ကြည်ငယ်နှင့်ဤတွင်ရောယူကိုတော်တို့ပိုင်သောဒီကာမဝတ္ထုစုစုတို့ကိုဣဒွာငါတို့ပိုင်ညာဤကာမတရားတို့သည်အများနည်းဆက်ဆံမိတွေကဝန်ဆံရတွေကမြောက်များအကေကိုကြောက်လန့်ပွေတွေပါတကားဟုတော်တော်ညံတွေလလို့ကြည်ဆုံးပေတော်မူကြကုန်သည်ဖြစ်၍ပပိသိန်သူကရဝါသသမာရဟု ကိသမြမြောင်လူတို့ဘောင်ဝဏ္ဏကိုလောအောင်ကျုံးလျက်ယုံကံထွက်၍နှစ်သက်ရှင်လန်းရှင်အပြု၍တော်ထွက်တော်မူကြလေကုန်ပြီဒုမေပီညနေခမတာတရားဟုသန္တာကိအောင်သင်သူတော်ကောင်းတို့သည်လည်းပဲပပိစီတာဝတ္ထုကာမဟုသမြမမယားယာကျုံးလျက်ယုံကံထွက်ကြကုန်သည်ဖြစ်၍သူဘေးသလားသာမီးဤသာမီးကြကုန်သည်ခုံမင်းပုံသွင်းတို့သခင်လေးများနှစ်သက်အပ်သောသီလကိုယ်ဒီကုန်ကရှိကြကုန်သည်ဖြစ်၍ဒေတုပြားလျာပစ္စည်းကနှင့်ရိယာဝေလဟုတို့ရှိကသူတော်ကောင်းတို့ကိုနုသိကဝေါ်တုလိုက်ကစင်တရာကိုသင်္ကမသွေအထုတ်နိုင်ကြပါစေကုန်တည်းအလုံးပဲအမြတ်ဝိဒတုဣဒံမေပုံညာသဝေခယဝံဟောတုဣဒံမေပုံညာနိဗ္ဗာနတပစ္စယောဟောတုမေတ္တိတော်ဤမေတ္တိတော်
ဤ
ဣဒံပုံညာ
ဣဒံပ
ု
ံည
ာဤနေ့ရ၌ပြုလုပ်ရသောကောင်းမှုကုသိုလ်သည
်
သာသဝေခယဝံ
သာသ
ဝေတရားတို့ဤ
ကု
ံရာနိဗ္ဗာန်တို့ဆောင်နိုင်သည
်
ဟောတုဖြစ်ပါစေတည
်
မေတ္တိတော်
ဤ
ဣဒံပုံညာဤနေ့ဤရ၌ပြုလုပ်ရသောကောင်းမှုကုသိုလ်သည
်
နိဗ္ဗာန်တသာနိဗ္ဗာန်တို့ရောက်ခြင်းဤ
နိ
ဗ္ဗာန်တို့ရောက
်ခ
ြင်းဤပစ္စယောအကြောင်းသဘံသည
်
ဟောတုဖြစ်ပါစေတည
်
မပြီးသေးဘူးနော်ခဏလေးဆက်ဆိုကြဤသို့ပြုရာ
ဤသ
ို့ပြုရာမြတ်ဗုညကို
မြတ
်ဗုညကိုဤသာမြင်ကောင
်
မြေမူတောင်ဟု
မကာတု
သာ
သ
ေသူအရှင
်
ဝေမိခင်နိဖခင်တို့အား ညာညာပါစေမြတ်ဝေမသွေနိသာဤကာယကိုသောတာပိလကုသောင်းနဲ့လေမလန်စီရပေဝေခာယီမိတ္တစေညာ
စေညာ
ဓမ္မဘုဗာဂသယမဂသဒီဝယခ
ဒ
ိဒဗုမအာကာသနအထူးမွေမပြပုံညကုတလကိုရာကြပါစေအမြဝေသတိတတာသတ္တဝါဟုနာနာလောကအနန္တတွင
်
မပြတ်စေကသတ္တဝါသဘုံကိုဝနှင
့
်ဝိညာဏတိတိခဏပ
ါ
ရာသာလုံးစုံ
ဘုံ
37
ဖ
ြစ်ဖြစ်သည်များ ဝိနိယအား အမြတ်ကုသိုလ
်
ဘေးဝေလို၏ဤကုသလဤပုံညကိုအမြရာကြသည်ဖြစ်စေသောဝတုံတရေဤမြေပန်သူသီလာတုလီသတိအမှု၌ဤသေးဤသေးသောများယူတော်မူကြပါကုန်သောသာဓုသာဓုသာဓုများယူတော်မူကြပါကုန်သောသာဓုသာဓုသာဓုအမြအမြ
ာ